Tata Bhagavato Arahato Dhamma Sambuddhata Namo Tata Bhagavato Arahato Dhamma Sambuddhata Namo Tata Bhagavato Arahato Dhamma Sambuddhata Buddham Dharanam Gassami Dhammam Dharanam Gassami Sangham Dharanam Gassami Dudhyambi Buddham Dharanam Gassami Dudhyambi Dhammam Dharanam Gassami Dudhyambi Sangham Dharanam Gassami Tadhyambi Buddham Dharanam Gassami Tadhyambi Dhammam Dharanam Gassami Tadhyambi Sangham Dharanam Gassami Bhante Shimyapaya Mayam Bhyarvido Dudhi Athinga Dhamana Gatam Shippado Dilaro Myago Dhamadiyami Kaunzwa Kanyu Saudi Java Iyashimpaya Dini Akhantu Tepame Samyana Shisene Nhe Pakeng Bai Lukname Pitar Pakeng Sura Pyo Pyon Yo Pyon Netabho Chepare Ero Akhante Madunga Sik Bai Akhante Garo Sita Dei Bai Gudi Akhantu Maga Eri Sik Sita Dei Dine Yo Setwe Bung Liri Piyare Akham Chepare Samyana Shisene Nhe Dudhya Gongzhen Lichi Vedana Tengaha Vedana Amyosa Bocchi Kambiro Sishita Tehdiho Suyong Tengbya Jain Eri Tengaha Achen No Achen Tengbya Rago Tengaha Lu Khobare Di Tengaha Gube Myammaga No Tengjo Suviro Lugbare Ero Abhidama Tengjo Sura Abhidama Achenjo Po Ero Vedana Tengaha Sura Leuzong Vedana Gu Myaswa Pyaga Ni Namyo Ne Hore Kaji Ga Aramana Nubhavana Ni Aramana Sura Ayong Me No Siyaru Myama Sagalong Ayong Sura Lebe Aramana Ga Sendade Lu Yu Sabare No Aramana Nubhavana Ni Ayong Mu Laibiro Vedana Dumyo Kwe Pyaare Dukha Vedana Alo shi a kao miya de ayon, eitha yon ne song tui re ka, chanda re khanza mu. Alo shi a kao miya de ayon, ku nita de kao ne ayon, da gu eitha yon no kore. Alo kao ne ayon ne siyaru chong tui re ka ma, chanda re khanza mu chepare, era gu dukha virana lo kobare. Ero dinya ma eri chanda re khanza mu ga, ku sik na ba lung chanda re. Chanda mūlo yūvāre. Dukha virana alu mashīya makaumya de āyong. Eri makaumne āyong. Ku manhita de āyong ujāro. Anaita āyong lo kōvāre. Anaita āyong ne sūne kāmāro. Sīnyere kānsāmu. Dukha virana pjabāre. Era sīk sīnyamu ku sīnyamu pjabāre. Nau nama dungāro upikha virana. Makaumasu alayala yūyū pjate āyong. Eri Magamasu Yuyu Ayungoro Eita Mizatayo Kovare No Eita Mizatayo Ni Song Twireka Chanda Dilemo Sinye Dilemo Lilu Shude Nipje Chite Kanzamu Era Upika Vidana Chipa Ayung Tumyu Laibiro Vidana Tumyu Paya Hobare Daka Dudiani Kagui Indriya Veda ni Indriya Indri Sura Asuya de Tobogu no Indriya Indri lu Kobare အဲ့တော့ကိုယ်ဆိုင်ရာနေပယ်မှာအစိုးရနိုင်တဲ့တရားတွေကိုဣန္ဒြေတရားလို့ဘုရားခေါ်ပါတယ်အဲ့တော့နောက်အခန်း၈မှာဆရာတို့ဣန္ဒြေ22ပါးဘုရားဟောတာတွေ့လိမ့်မယ်အဲ့ဒီဣန္ဒြေတွေထဲမှာဝေဒနာ၅မျိုးကိုဣန္ဒြေ၅ပါးအနေနဲ့ဘုရားဟောထားပါတယ်ဒါကြောင့်ဣန္ဒြိယဗေဒနီးမှာဝေဒနာ၅မျိုးရှိပါတယ်အဲ့ဒီဝေဒနာ၅မျိုးကစိတ်ပိုင်းမှာဆရာတို့မြင်ခဲ့တဲ့ဝေဒနာ၅မျိုးပါပဲသောမနတဝေဒနာစိတ်မှာဖြစ်တဲ့ချမ်းသာခြင်းသဘောဒေါမနတဝေဒနာစိတ်မှာဖြစ်တဲ့ဆင်းရဲခြင်းသဘောဒုက္ခဝေဒနာကိုယ်မှာဖြစ်တဲ့ချမ်းသာခြင်းသဘောဒုက္ခဝေဒနာကိုယ်မှာဖြစ်တဲ့ဆင်းရဲခြင်းသဘောဥပိ္ပခဝေဒနာချမ်းသာသည်လည်းမဟုတ်ဆင်းရဲသည်လည်းမဟုတ်အလေလဖြစ်တဲ့ခံစားခြင်းသဘောအဲ့တော့ဒီနည်းနှမျိုးရှာလို့ရှင်းကြည့်လိုက်ရင်ပထမနည်းကဒုက္ခဝေဒနာကိုဒုတိယနည်းမှာနှစ်မျိုးခွဲလိုက်ပါတယ်။သောမနတစိတ်မှချမ်းသာတဲ့ခံစားမှုဒုက္ခကိုယ်မှချမ်းသာတဲ့ခံစားမှုအလားတူပဲဒုက္ခဝေဒနာကိုလည်းနှစ်မျိုးခွဲလိုက်ပါတယ်။သောမနတစိတ်မှဆင်းရဲတဲ့ခံစားမှုဒုက္ခကိုယ်မှဆင်းရဲတဲ့ခံစားမှုဒီလိုဆိုရင်ဆရာတို့မိကုံမိဖို့ရှိပါတယ်နော်ကိုယ်မှာဆင်းရဲတာနဲ့စိတ်မှာဆင်းရဲတာနဲ့မတူဘူးလားကိုယ်မှာချမ်းသာတာနဲ့စိတ်မှာချမ်းသာတာမတူဘူးလားအဲ့တော့ဆိုလိုတာကနော်ကိုယ်ချမ်းသာရင်လည်းစိတ်လည်းချမ်းသာမယ်ကိုယ်ဆင်းရဲလည်းစိတ်လည်းဆင်းရဲမယ်ဆရာတို့ကဒီလိုထင်ယူထားကြအဲ့တော့အခုဒီလိုခွဲဟောတဲ့အခါကျတော့ဒါမတူဘူးလို့ဒါနော်ဒီလိုမှတ်ယူရမှာဖြစ်ပါဒီလိုဆိုရင်ကိုယ်ချမ်းသာပြီးတော့စိတ်ဆင်းရဲတာများဖြစ်နိုင်မလားကဲဘယ်ခံမျိုးဖြစ်နိုင်ပါ့မလဲဥပမာလေးနဲ့ဆရာတို့ပြောလိုက်ရင်မတထေဥပောကနော်အင်မတန်ချမ်းသာတယ်ဆိုတော့သူအိမ်တစ်ခုလုံးလဲအဲကွန်ဒီရှင်းတွေနဲ့နော်ဆိုဖာအီအီတွေနဲ့အဲ့တော့သူ့ခန္ဓာကိုတခါတည်းချမ်းချမ်းသာသာဖြစ်အောင်သူထားလို့ရနော်တခါတည်းလိုချင်တာအကုန်ရဒါပေမဲ့သူ့ဇနီးနဲ့သူစကားများထိုင်သူစိတ်ချမ်းသာပါ့မလားသူရဲ့စီးပွားရေးလုပ်ငန်းတစ်ခုမှာသိန်း100ရှုံးသွားတယ်ဆိုရင်သူစိတ်ချမ်းသာပါမလား။နော်အဲ့တော့သူစီးပွားရေးတွေအများကြီးဆိုရင်အဲ့ဓာရီကိုသူကစိုးရင်ပူပန်နေရတယ်ဆိုရင်သူစိတ်ချမ်းသာပါမလား။မချမ်းသာဘူးနော်။ပြီးတော့တခါသူရဲ့သမီးမနေ့ညနေကမနေ့ကစတူရှင်သွားတယ်ညမိုးချုပ်လဲပြန်မရောက်။ဟောမနေ့မိုးလင်းတဲ့အထိလဲပြန်မရောက်သေးတော့သူစိတ်ဘယ်နဲ့ဖြစ်ပါမလဲဗျာ။ဒီဒါကြောင့်ပြောတာပဲနော်ကိုဘလောက်ပဲချမ်းသာထထစိတ်ဆင်းရဲစရာတွေအများကြီးပဲအများကြီးပဲတော့မတူဘူးဒါပြောတာဒါလို့ဆိုရင်ကိုဆင်းရဲပြီးတော့စိတ်ချမ်းသာတာကိုရှိနိုင်ပါမလားကဲဘယ်ခါမျိုးလဲဆိုပါတော့ဗျာဥပခက်စိုက်ကားနေနဲ့နေပြင်းနေပြီစိုက်ကားကဈေးဥမပေါက်သေးဘူးဗျာဈေးရှိမှရထားတာအဲ့ဒီချိန်ကြတော့မှနေပူတဲ့ချိန်မှအဲ့ဒီအမျိုးသမီးဝါဝါနှစ်ယောက်အဲ့တော့တခါဈေးချင်းတောင်းလဲအလေးကြီးအဲ့တော့ကိုပါခဲစိုက်ကားပေါ်တက်ပြီးတော့သူတို့အိမ်ကိုမောင်းပို့ခိုင်းတာအဲ့ဒါနင်းခိုင်းတော့အဲ့တော့ကုန်းတက်ကလည်းဖြစ်လမ်းကလည်းကြမ်းဆိုတော့ကိုပါခဲကြီးတခါတဲ့အတင်းအားစိုက်ပြီးတော့နင်းနေရတာအဲ့တော့ချွေးတွေပြန်လာတယ်ဗျာဒါလို့စင်သူကိုမဆင်းရဲဘူးလားဒါပေမဲ့သူရဲ့စိတ်ထဲမှာဟာဒီတခါတော့ဒီစိုက်ကားကတော့ကောင်းကောင်းရတော့မှာပဲဒါစင်ကအိမ်ထွက်ကတော့နော်စီတွေဆန်တွေဝယ်ဖို့တော့နော်ငါရတော့မှာပဲဆိုစိတ်ကပါဖြစ်နေတော့အေးဒါကြောင့်ဆရာတို့ကကိုဘလောက်ပန်းပန်းစိတ်မနှွမ်းပါစေနဲ့တဲ့အဲ့ဒါသိကောင်းပါလေဆရာတို့ရဲ့ဆောင်မုတ်ကလေးကိုဘလောက်ပန်းပန်းစိတ်မနှွမ်းပါစေနဲ့အဲ့တော့ဆရာတို့နော်ကြားစားတဲ့ယဟန်ဆိုတဲ့အဲ့ဒီနော်ဒီဇလံလေးရလည်းရှိပါတယ်အဲ့တော့ဖရာလက်ထက်ကနော်ဒီယဟန်ဒီကဖရာထံတရားအထုတ်တဲ့ဤသင်ယူပြီးတဲ့အခါသူတို့ကတတော်ထဲမှာသွားတရားအထုတ်နေရောညရောတောထဲမှာအထုတ်တော့ကြာကြီးတကောင်ကယဟန်တစ်ပါးကိုဆွဲဆွဲသွားတာဆွဲသွားပြီးမဲ့အကိုက်ခံရတဲ့ယဟန်ကကြံတဲ့ယဟန်ဒီတရားရှုတာပြက်မှဆိုးလို့အသံမပြုတ်ပြဲဗျာအသိခံသွားရတယ်အဲဒီဥပုပ်နေရောက်တဲ့အခါကျတော့မှနော်ဒါဥပုပ်ပြုတ်ကြတာကိုယဟန်ဒီအဆူတဲ့အခါကျတော့မှအကြီးကဲဖြစ်တဲ့ယဟန်ငါတို့ရေအတွက်ဘယ်နဲ့ရော့သွားတာလဲဟာကြားတကောင်ဒီလိုပဲလားဆွဲနေတယ်ဟာအဲဒါလို့ဆိုရင်အသံပြေးအသံပြေးပါ ကဲတော့တောင်ဖွေးတွေနော်အဲ့ဒီဒုတ်ချောင်းလေးတွေဆောင်းထားကြအဲ့တော့ကြားလာမယ်ဆိုရင်တော့ဝိုင်းပြီးတော့လိုက်ကြရအောင်ဆိုတော့အဲ့တော့အဲ့ဒီညတရားထိုင်တော့ယဟန်နဘာကတော့ကြားချီပြီကြားကြားချီပါပြီဖျားတပည့်တော်ကိုကြားချီပါပြီဖျားဆိုတော့ကအဲ့ဒီမှာတို့ကတောင်ဖွေးနဲ့လိုက်လာတော့ကြားကဒီယဟန်ကိုချီပြီးတော့ပြေးတာနော်အဲ့ဒီတောင်ကြားနှစ်ခုကြောက်ကြီးပေါ့လေအဲ့ဒါကြားကခုန်တော့ဟိုဘက်ရောက်သွားယဟန်တွေကတော့မခုန်နိုင်တော့မခုန်နိုင်တော့ကဲငါရှင်နော်တရားကိုပဲနှလုံးသွင်းပါတရားကိုပဲနှလုံးသွင်းပါဒါပဲနော်သူကအားပေးလို့ရတော့အဲ့တော့ကြားကဒီယဟန်ကိုခြေတောက်ကနေစစားတယ်တယ်ဗျာအဲ့တော့ယဟန်ကလည်းပဲနော်အဲ့ဒီကြားကြိုက်တဲ့ဟာကိုကိုကဒီနှလုံးမသွင်းဟာတော့ဘူးအဲ့တော့ကိုကဒီဝိညာဉ်ကိုဆိုရင်မနာရဲနာရဲနာရဲငာနဲ့နော်တိစိတ်နဲ့နာတာပဲရှိရင်ကိုကတိခံနိုင်တယ်ဆရာတို့လည်းဒါလိကြည့်ခဲ့ပါတယ်တိခံနိုင်တယ်အဲ့လိုတိခံပြီးတော့မှတမာတိရလာတဲ့အခါနော်တမာတိရလာရင်ချမ်းသာသွားပြီစိတ်ကဒီကိုဆင်းရဲတာမသိတော့အဲ့ဒီနော်ဒီချမ်းသာနေတဲ့အခါကျတမာတိကချမ်းသာမှလည်းတမာတိရတယ်နော်အဲ့တော့တမာရီဖြစ်လာတော့ယုံနံဖြစ်ပြမြင်နေပြီမြင်နေတော့ဒီမှာအာယုံစူးဆိုင်ကြလို့ရှုနေရှုနေတယ်ဆိုရင်ကြားကသူစားနေတာပဲအဲ့တော့အာယုံမသိတော့ဘူးအဲ့တော့နော် तू ကဒီပောင်ရင်းလောက်ရောက်လာတဲ့ခါကျတော့ तू ကတမက်တဖို့ရသွားတယ်နော်အဲ့တော့ဝန်ပိုက်လောက်ရောက်တဲ့ခါကျတော့နှမက်နှဖို့ရသွားတယ်အဲ့တော့နော်ဒီရင်ညွန့်လောက်ရောက်လာတော့သုံးမက်သုံးဖို့နှလုံးစားတဲ့အချိန်မှာစားလဲစားကန်ဒီမှာပဲယဟန္တာဖြစ်သွားပါတယ်တဲ့ဒါကြောင့်နော်ဆရာတို့ဆင်းရဲတဲ့ဝေဒနာကိုဆရာတို့ကနော်ဒါကကယဉ်ဆိုင်နိုင်ရရမှာအဲ့တော့ဆရာအဲ့ဒီတော်ကူးဆရာတို့က24နာရီတခါနဲ့မလှုပ်ပင်တဲ့သူကမတ်တက်ရပြီလေတရားထုတ်တာထိုင်မလို့လည်းအားထုတ်အဲ့တော့ဆရာတို့ကလည်းအားကြပြီးသူ့မှာသွားအားထုတ်နော်အားထုတ်တော့အဲ့တော့သူ့နော်သူ့လောက်တော့လည်းမရဘူးပေါ့လေဒါပေမဲ့ဆရာတို့က6နာရီလောက်ထိနော်အဲ့ဒီထိုင်တာတော့ဆရာ7နာရီ73နာရီလောက်တနေ့တော့စမ်းကြည့်တယ်အဲ့တော့ဣရာပုတ်မှာဖြတ်ပင်းနဲ့အဲ့တော့ဆရာတော်ပြောတာလည်းသိမှန်တယ်ဒီဝေဒနာနိုင်ပြီးဟောဆရာတော်နော်အဲ့ဒါတက်လာရင်နောက်ဝေဒနာတက်တယ်ပေါ်ပေါ်လာအဲ့တော့ဝေဒနာတိုက်ပွဲပေါ့အဲ့တော့ဝေဒနာတိုက်ပွဲပဲဝေဒနာတပွဲနိုင်တာပြီးနောက်လာရင်လည်းငါနိုင်ဦးမှာပဲဆိုတော့အဲ့ဒါဆက်တိုက်တော့နိုင်နေအဲ့တော့ကောင်းတာကတော့ဆရာတော်ဝေဒနာမကြောက်တော့နော်မကြောက်တဲ့အတွက်ဆရာအပြီးတော့မှ4ရက်နဲ့အပီးတဲ့အခါမှာတနေ့9နာရီ9နာရီခွဲညကို2နာရီခွဲတရားဟောတယ်10နာရီဒီလိုပဲမှတ်တတ်ရတယ်အဲ့တော့မိကြတယ်လူတွေဟာဆရာနော်ဆရာမညောင်းဘူးလားတဲ့အဲ့တော့တော့မပင်မမှုလားဆိုတော့အဲ့တော့ကိုယ်ခန္ဓာကတော့ပင်မမှာပေါ့နော်ကိုယ်တော့ပင်မမှာပေါ့ဒါပေမဲ့ကိုကသီးခံတဲ့စိတ်နဲ့ဒါကအာယုမဆိုင်တော့အဲ့တော့ကိုယ့်ရဲ့ဒီတရားမှာပဲနှလုံးသွင်းပြီးတော့ဒါတင်နာမဲ့ပို့ချနေတဲ့ခါကျတော့ဘာမှမသိတော့အဲ့တော့အဲ့ဒါလေးလည်းကောင်းတယ်ဆရာမြင်တာ။ဘာသေခံနေကြရင်ပြောလို့မရဘူး။ဆရာတို့အင်မတန်ပြင်းတဲ့ဝေဒနာတွေကြုံရရင်အဲ့ဒီဝေဒနာကိုကသီးမခံနိုင်ပဲနဲ့အာနာရယ်နာရယ်ညီးနေတယ်ဆိုရင်တော့ဒေါသမှုစိတ်နဲ့သေရင်အဲ့ဒါအပေရောက်သွားလိမ့်မယ်ဗျာ။နော်ဆရာတို့ကအဲ့တော့ဝေဒနာဘလောက်ပဲဖြစ်ဖြစ်မကြောက်ရဘူး။နိုင်အောင်တော့လှုပ်ထားတာကောင်းတယ်။ကဲကောင်းပြီ။ဆရာတို့ဝေဒနာ၅မျိုးခွဲပြီးတဲ့အခါစိတ်ကြီးကိုအဲ့ဒီဝေဒနာ၅မျိုးနဲ့လိုက်ပြီးတော့ခွဲပြရမှာဖြစ်တယ်။အဲ့တော့ကိုယ်တန်းတွင်စိတ်ဆရာများပြလို့ရရင်တော့တစ်ချက်လောက်ကျေးဇူးပြုပေးပါကဲဆရာတို့ဝေဒနာတီးတီးဆိုတော့အောက်မှာနော်ဂငယ်လေးပြထားပါဒုက္ခဝေဒနာနဲ့ရှင်တဲ့စိတ်ကတပါပဲရှိပါတယ်ဗာစိတ်တို့အဟိတ်ကုသလဝိပက်ဒုက္ခတဟတုကာယဝိညာဉ်စိတ်တပါ၌ရှင်ပါသည်အဲ့တော့ဒီစိတ်ဆရာကတော့နော်ခဏခဏကြည့်တော့နည်းနည်းကြည်ညက်ထားရင်တော့ကောင်းတယ်အဲ့တော့ဆရာတို့နော်ဒုက္ခသဟာကုတ်ကဒီဝီသင်္ကေတနဲ့ဆရာတို့ပြီးထားတယ်ဒီဝီသင်္ကေတဒီတစ်ခုပဲရှိတယ်စိတ်89ပါးမှာဒုက္ခဝေဒနာဒီတစ်ခုပဲဒါကြောင့်ဆရာတို့ကဒါသိရင်ပြောနိုင်ဟာဒုက္ခဝေဒနာသည်အဟိတ်ကုသလဝိပက်ဒုက္ခသဟာကုတ်ကာယဝိညာဉ်စိတ်နဲ့ရှင်ပါသည်ဒါစကိုသိသွားတာပေါ့ပြီးတော့ဒုက္ခဝေဒနာကလည်းဒီတစ်ပါးပဲနော်ဒီတစ်ခုပဲဒီဒါဒုက္ခသင်္ကေတဒါကြောင့်ဒုက္ခဝေဒနာဒီဘာစိတ်နဲ့ရှင်မလဲစိတ်နာမယ်ပြောနိုင်မှာမဟုတ်လားအကုသလဝိပယ်ဒုက္ခသဟကိုကာယဝိညာဉ်စိတ်နဲ့ရှင်ပါသည်ပြီးတော့ဒေါမနတဝေဒနာဒီနှစ်ပါးပဲဒ ေါသမှုစိတ်နှစ်ပါးပဲဒေါသဒေါမနတဝေဒနာဒါလို့ဆိုရင်ဒေါမနတဝေဒနာဒီဘာစိတ်နိုင်ရှင်မလဲဒေါသမှုစိတ်နှစ်ပါးနဲ့ရှင်ပါသည်ကဲနောက်တစ်ခုကတော့သောမနတဝေဒနာအပေါင်းလက္ခဏာတွေရှားတော့လိုက်ပြီးတော့ရည်တွက်ရမယ်ဗျာကဲအဲ့ဒီရည်တွက်တာရှားတော့စာမျက်နှာ55မှာရှားတော့ရည်တွက်ခဲ့ပြီးပါပြီနော်ဒါကရှားတော့စိတ်တွေကိုဝေဒနာနဲ့လိုက်ပြီးတော့ခွဲပြပြီးဖြစ်ပါတယ်စာမျက်နှာ55မှာကြည့်လိုက်စေအာနော်ဇရာခွက်ကလေးတွေ့ပါမယ်အဲ့ဒီဇရာခွက်ကရှားတော့ဝေဒနာ5ပါးကို5ပါးနဲ့လိုက်ပြီးတော့စိတ်တွေကိုခွဲထားတာပါပဲနော်အဲ့ဒီဇရာအဲ့တော့နောက်ဆုံးအောက်ဆုံးအပိုက်ကြည့်လိုက်ရင်စိတ်အကျေ121ပါးမှာသောမနတဝိညာဉ်နဲ့ရှင်တဲ့စိတ်ဘယ်နှပါးရှိတော့62သောမနတနှင့်ဥပိ္ပခ55ဒုက္ခဒုက္ခအဲ့ဒါအောက်မှာဆောင်ဖို့ဘယ်လိုလုပ်ထားတော့ဥပင်စေစေဒေါသတွေဒေါတွေဒုတုအဲ့တော့ဒီဆောင်ဖို့လေးရှာတော့မှတ်ထားရင်နော်ဒီကိင္ကနန်းနေရပါတယ်ဒါကြောင့်နော်သောမနတဝေဒနာနဲ့ရှင်တဲ့စိတ်က62ပါးပါဟုတ်ပြီနော်အဲ့ဒီ62ပါးကဘယ်လိုလုပ်ရတော့ရှားတို့အဲ့ဒီသောမနတအကွက်ပဲကြည့်နော်အာဟုသူစိတ်62ပါးမှာဒီသောမနတသဟဂုတ်ကဘယ်နှခုရှိတော့ဒီမှာပဲဒီ4ပါးပဲပြီးတော့အာဟိစိတ်18ပါးမှာဒီနှခုပဲနော်သောမနတက2ခုပြီးတော့ကာမသောမန24မှာသောမနတက12ပါးပေါင်းလိုက်တော့18ပါးမရဘူးလားအဲ့ဒါကာမသောမနတစိတ်18ပါးလို့ခေါ်ပါတယ်နောက်တခါမဟဂုတ်နော်ဒီမဟဂုတ်ဒီ29ပါးမှာကြည့်လိုက်ရင်သောမနတကဒီ12ပါးပဲဒါကြောင့်သောမနတမဟဂုတ်သောမနတစိတ်12ပါးပြီးတော့လောကုတ္တရာလောကုတ္တရာဒါအကျေယူလိုက်တော့ဒါ16ဒီအောက်မှာ16ဆိုရင် 32 ရှိပါတယ်နော်ဒါကြောင့်လောကုတ္တရာသောမနတ32ပေါင်းလိုက်တော့62ရပါတယ်အဲ့ဒါကိုပဲဆရာတို့စာမျက်နှာကိုနကနော်စာမျက်နှာလေးမှာဆရာတို့ပြန်ဖတ်ကြည့်လို့ရပါပြီစာမျက်နှာ83ကအောက်ဆုံးနံပါတ်4သောမနတဝိရဏာတိကာမသောမနတစိတ်18ပါမေဂုတ်သောမနတစိတ်12ပါးလောကုတ္တရာသောမနတစိတ်32ပါးနဲ့ဘောင်း62ပါးနဲ့ရှင်ပါသည်အဲ့ဒီတိုင်းပဲနမငါဥပိ္ပခဝေဒနာတိကာမဥပိ္ပခ32ပါးမေဂုတ်ဥပိ္ပခ15ပါးလောကုတ္တရာဥပိ္ပခ10ပါးဘောင်း55ပါးနဲ့ရှင်ပါသည်ဆိုတော့ဒါဝေဒနာနဲ့ရှင်နဲ့ရှင်ပြီးတော့စိတ်ကြီးရှားလို့ခွဲလို့ပြီးသွားပါပြီရပြီနော်ဒါဆိုရင်ရှားတို့ဟေတုတင်ကဟဆက်သွားမယ်ဟေတုတင်ကဟဟေတုကဟိတ်နော်ဟိတ်ဆိုတာအရင်မြတ်တပွဲကျေးဇူးပြုတဲ့တရားကိုဟိတ်လို့ခေါ်တယ်မသစ်ပင်ရဲ့အရင်မြတ်ကဒီသစ်ပင်နော်တခါတည်းစီပင်ပြီးတော့ရှင်သန်ပြီးတော့ဖို့ပြိုးစီအောင်သူကအကျိုးပေးတယ်လို့ပဲဒီဟိတ်တွေကလည်းသူတို့နဲ့အတူရှင်ပြတဲ့စိတ်စီတဲ့တိတ်တွေကိုတီတခိုင်မြဲအောင်သူတို့ကအကျိုးပြုပါတယ်အဲ့တော့ဟိတ်ဘယ်နှပါးရှိတယ်လို့မေးရင်အောက်ကကကြီးမှာဆရာတို့ဟိတ်เนาะဒါဟိတ်ကပင်ဒီတကယ်ပင်ကိုအနေနဲ့ကတော့6ပါးပါပဲအာကုသိုလ်ဟိတ်3ပါးကလောဘဒေါသမောဟကုသိုလ်ဟိတ်3ပါးကအလောဘအဒေါသအမောဟအပြာကတဟိတ်3ပါးကလည်းပဲအလောဘအဒေါသအမောဟပဲဖြစ်ပါကဲဆရာတို့စိတ်ဆရာကြည့်လိုက်ရင်နော်ဒီအကုသိုလ်စိတ်12ပါးမှာကဒီလောဘဒေါသမောဟအကုသိုလ်ဟိတ်3ပါးပဲရှင်းပါတယ်ပြီးတော့အဟိတ်ဆိုတော့ဟိတ်တွေမရှိဘူးပေါ့ဗျာပြီးတော့မှနော်ဒီ30ကိုဆရာတို့ကအသောဘနာစိတ်လို့ပြောပြီးတော့ကြံတဲ့စိတ်အာလုံးကိုသောဘနာစိတ်အဲ့ဒီသောဘနာစိတ်တွေမှာဘာဟိတ်တွေရှင်းမလဲကောင်းတဲ့ဟိတ်ပဲရှင်းမှာပေါ့သောဘနာဆိုရင်ဒါသောဘနာဆိုရင်လှပတည်တယ်တဲ့ဟိတ်အလိုဘအဒေါသအမောဟပဲရှင်းပါတယ်အဲ့ဒီအလိုဘအဒေါသအမောဟဒီကကုသိုလ်စိတ်တွေမှာရှင်ရင်တို့ကုသိုလ်ဟိတ်လို့ခေါ်လိုက်ပါတယ်ပြီးတော့ဝိပဿစိတ်နဲ့ကရိယာစိတ်ကိုတော့အဗျာကတစိတ်လို့ခေါ်ပါတယ်ပေါင်းပြီးတော့အဗျာကတဆိုတာက ကံတတိမရှိဘူးလို့ဒါအဓိပ္ပာယ်ရပါတယ်နော်ဝိပ္ပစိတ်တွေကလည်းကံတတိမရှိဘူးကရိယာစိတ်ကလည်းကံတတိမရှိဘူးဒါကြောင့်တို့ကတော့နော်အပြာကတစိတ်ဒါအဲဒီဝိပ္ပစိတ်ကရိယာစိတ်တွေမှာရှင်တဲ့အလောဘအဒေါသအမောဟတွေကိုတော့အပြာကတဟိတ်သုံးပါလို့နာမည်ပေးလိုက်တာပဲအဲ့တော့နော်ပင်ကိုတရားတွေကတော့တူတူပါပဲအလောဘအဒေါသအမောဟပါပဲကဲဟိတ်တွေရပြီးရင်စိတ်တွေကိုအဲ့ဒီဟိတ်ပေါ်ခြေခံပြီးတော့ဆရာတို့ခွဲမယ်အဲ့တော့ခခွေးမှာအဟိတ်စိတ်18ပါးဆိုတာဒီနော်စိတ်ဇာမှာဆရာတို့ဒီမှာမြင်ထားပါတယ်အဟိတ်စိတ်18ပါးဗာစိတ်တွေတို့အကုသလဝိပ္ပစိတ်9ပါးအဟိတ်ကုသလဝိပ္ပစိတ်10ပါးအဟိတ်ကရိယာစိတ်3ပါးဒီ18ပါးကဟိတ်တစ်ခုမှမရှိဘူးဒါလို့ဆိုရင်ဟိတ်ရှိတဲ့စိတ်ဘယ်နှပါးရှိမလဲအဲ့တော့ဟိတ်စိတ်လည်းနော်ဟိတ်ရှိတဲ့စိတ်သိချင်ရင်စုစုပေါင်းစိတ်ထဲကအဲ့ဒီ18ပါးနှုတ်လိုက်တာပေါ့ဗျာကဲအဲ့တော့ဆရာတို့ဒီအသင်္ကန်းခိုင်စာအုပ်မှာနော်ခခွေအဟိတ်စိတ်18ပါးပြောပြီးတော့သဟိတ်စိတ်သဆိုတာအဲ့ဒါအတူတကွပဲဟိတ်နဲ့အတူတကွဖြစ်တော်စေ18ပါးအာ80နဲ့တပါဘယ်လိုလုပ်ရစိတ်အချင်း89ထဲကအဲ့ဒီအဟိတ်စိတ်18ပါးနှုတ်လိုက်တော့ဒါ80နဲ့တပါနော်သဟိတ်စိတ်ဟိတ်ရှိတဲ့စိတ်80နဲ့တပါအဲ့ဒီဟိတ်ရှိတဲ့စိတ်တွေကိုပဲ3မျိုးတကထပ်ခွဲတယ်ဧကဟိတ်စိတ်ဧကကတက်အဲ့တော့ဟိတ်တစ်ခုတည်းရှိတဲ့စိတ်အဲ့ဒါနှစ်ပါးရှိတယ်တဲ့ဘာစိတ်တို့မောဟမူတွေဘာဟိတ်ရှိတို့မောဟဟိတ်တစ်ခုတည်းရှိတယ်အဲ့ဒါမနေ့တုန်းကဆရာတို့နော်ဒီစိတ်မှာစိတ်အသီးသီးမှာစေတသိက်တွေရှင်တယ်ဆိုတဲ့အကြောင်းဒီဇာတ်နဲ့ဆရာတို့ပြထားပါတယ်အဲ့တော့မောဟမူစိတ်နှစ်ပါးကနော်ဒီကဝီဇိကိစ္စသံယုတ်စိတ်နဲ့ဥဒ္ဒစ္စသံယုတ်စိတ်ပါအဲ့တော့တို့စီမှာရှင်တဲ့နော်ဟိတ်ကြီးကတော့ဒီကမောစတုတ်ဆိုတော့မောဟဟိတ်မပါဘူးလားပြီးတော့အဲ့ဒီမောဟပဲပါတယ်လောဘမပါဘူးဒေါသလည်းမပါဘူးဒါကြောင့်မောဟဟိတ်တစ်ခုပဲရှိတယ်မောမှုစိတ်နှစ်ပါးမှာဒါကြောင့်ဒီစိတ်နှစ်ပါးကိုဧကဟိတ်ဟိတ်တစ်ခုပဲရှိတဲ့စိတ်ဟုတ်ပြီနော်ကဲနောက်တစ်ခါဒွိဟိတ်စိတ်ဒွိဆိုတော့နှစ်ခုပေါ့အဲ့တော့ဟိတ်နှစ်ခုရှိတဲ့စိတ်က22ပါးရှိတယ်ကဲပါစိတ်တယ်လေလို့မေးရင်လောဘမှုစိတ်၈ပါးဘာဟိတ်ပါတော့လောဘမှုစိတ်၈ပါးမှာအေးနော်ဒီမှာဒီဇာတ်ကနေနည်းနည်းမြင်ထားမယ်နော်လောဘမှုစိတ်ဆိုရင်ဒီလောဘစိတ်တွေအားလုံးမှာလောဘကသူပါနေမှာပေါ့ဒါလောဘစိတ်ကလောဘနော်လောဘမှုစိတ်မှာပါတယ်ပြီးတော့အဲ့ဒီလောဘမှုစိတ်မှာမောစတုတ်မပါဘူးလားအေးဒီမှာမောဟလေသူကမောဟကအကုသစိတ်အားလုံးမှာပါတာဒါကြောင့်လောဘမှုစိတ်မှလည်းမောဟပါတယ်ဒါကြောင့်ဟိတ်နှစ်ခုလောဘနဲ့မောဟနောက်တကဒေါသမှုစိတ်နှစ်ပါးမှလည်းဒေါသရဲ့မောဟရဲ့ပါပြန်တာပဲသူလည်းဟိတ်နှစ်ခုပေါ့ပြီးတော့ကာမတောပနာညာနာဝိပယုစိတ်12ပါးအဲ့တော့ဆရာတို့နော်ဒီမှာကြည့်လိုက်ရင်မြင်ပါတယ်ကာမတောပနိစိတ်24ပါးရှိတဲ့အ ਨੇ ကနော်ဆရာတို့ညာနာသံယုတ်ကဘယ်နှပါးတို့မာကုသိုလ်မှာညာနာတံပြုတ်လေးညာနာဝိပယုတ်လေးမာဝိပက်မှာလည်းဒီအတိုင်းပဲမာကရိယာမှာလည်းဒီအတိုင်းပဲဆိုတော့၄၄၄စဉ်၁၂မရှိဘူးလားအဲ့တော့ညာနာတံပြုတ်ကလည်း၁၂ညာနာဝိပယုတ်ကလည်း၁၂ညာနာဝိပယုတ်လို့ပြောရင်အဲ့ဒါပညာမပါဘူးပညာကိုအမောဟလို့လည်းခေါ်တယ်ဒါကြောင့်အမောဟမပါဘူးဆိုတော့ညာနာဝိပယုတ်စဉ်ဘာပဲပါမလဲအလောဘအဒေါသဟိတ်နှစ်ခုပဲပါပါတယ်။ဒါကြောင့်နော်အဲဒီကာမတောပနာညာနာဝိပယုတ်စိတ်12ပါအဲ့ဒါအလောဘနဲ့အဒေါသဟိတ်နှစ်ခုပဲပါပါတယ်။ကဲတလို့ဆိုရင်ဒွိဟိတ်စိတ်အလုံးမနှပါရနော်အဲ့တော့20နဲ့နှပါရသွားပါပြီ။ပြီးတော့တိဟိတ်စိတ်အဲ့တော့ဟိတ်3ပါလုံးပါတဲ့စိတ်ကြတော့ဆရာတို့ဓာယူပြန်ပါပဲ။ကာမတောပနာညာနာသံယုတ်စိတ်12ပါးနော်ညာနာသံယုတ်ဆိုတော့အမောဟပါလာပြီဒီလိုစင်ဟိတ်သုံးပါးမဖြစ်သွားဘူးလားပြီးတော့မဟက်ကုတ်စိတ်အစိမ့်မြင့်တဲ့စိတ်လေသူတို့ကပညာပါတယ်ပဲဒါကြောင့်သူတို့လည်းဟိတ်သုံးပါးလုံးပါတယ်လောကုတ္တရာစိတ်တွေလည်းဟိတ်သုံးခုလုံးပါပါတယ်ဒါကြောင့်အလုံးမနှပါရ 49ခုနှစ်ပါးနော်အဓိကဆယ့်နှစ်ပါးကာမသောမနာဆယ့်နှစ်ပါးမဟေကုတ်က29ပါးအဲ့တော့ဆယ့်နှစ်နဲ့29ပေါင်းနော်37ကိုလောကုတ္တရာအချင်း၈ပါးယူရင်49နဲ့မှပြုတ်ဘူးလားအေးအဲ့ဒီ49ပါးဒီတိဟိတ်စေတိဟိတ်ဟိတ်၃ပါးပါတယ်လို့ဇာတို့သိပါကဲအဲ့တော့ကိုတန်းဝင်လေဦးဒီကငါဟိတုဇာလေးဇာတို့နည်းနည်းကျေးဇူးပြုပေးပါဟိတု အဲ့တော့ဒီဆရာတို့ဇာတိအလုံးလုတ်ပေးထားပါတယ်ဒါစိတ်ဇာပဲရှိသေးတယ်ဟေတုဇာစောစောကကိုတန်းမြင်ပြတယ်ဟာစာအုပ်ရဲ့နောက်ပိုင်းမှာเนาะဒီဆရာတို့ဒါဟေတုမဟုတ်သေးဘူးစေတိတ်မှပြောကားနေရအောင်ဒီမှာကိစ္စရပြီဒီမှာဟေတုတင်ကဟာเนาะဒါပကိန်းပိုင်းကဟေတုတင်ကဟာဆိုပြီးတော့ ဟိတ်အမီဆိုတာဒီမှာပေးထားတယ်ဒါစိတ်အကျဉ်း89ပါပဲအာဟုသို့စိတ်24ပါအာဟိတ်18ပါကာမသောဗနာ24ပါပေါင်းလိုက်ကာမစိတ်59လေးမေဂုတ်စိတ်29ပါလောကုတ္တရာစိတ်အကျဉ်း18ပါဆိုအလုံး89ပါပေါ့ကဲအာဟိတ်စိတ်เนาะဒါ18ပါရှိတယ်စောစောကဆရာတို့မြင်ခဲ့ပြီးပြီအေကဟိတ်စိတ်ကဘုရုတို့မောမှုစိတ်နံပါဘာဟိတ်ပါတို့ ပါရေဟိတ်ကမောဟတခုတည်းဖြစ်ပါတယ်ဒုဟိတ်စိတ်22နဲ့နှစ်ပါးဗာစိတ်တွေတို့လောဘမှုစိတ်18ပါးဒေါသမှုစိတ်နှစ်ပါးကာမသောဘနာညာနဝိပယုတ်စိတ်17ပါးပေါင်း22နှစ်ပါးလောဘမှုစိတ်18ပါးမှာဗာဟိတ်ပါတို့လောဘနဲ့မောဟဒေါသမှုစိတ်နှစ်ပါးမှာဒေါသနဲ့မောဟပြီးတော့ကာမသောဘနာညာနဝိပယုတ်စိတ်17ပါးမှာ အလောဘအဒေါသတိဟိတ်ဟိတ်သုံးခုပါတာကဲကိုငါဆရာတို့ပြောသွားတယ်ကာမသောဘနာညာနသံယုတ်စိတ်၁၂ပါးမေကုတ်စိတ်၂၉ပါးလောကုတ္တရာစိတ်အချင်း၈ပါးပေါင်း၄၉ပါးပါရဟိတ်ကြီးကတော့အလောဘအဒေါသအမောဟဒါကြောင့်စိတ်တွေကိုနော်ဟိတ်ဘယ်နှခုစီပါလဲဘာဟိတ်တွေပါတယ်လဲအမှန်ပြည့်နော်ဒီဇာတ်ကနေရှင်တဲ့စေတသိက်တွေကနေတအားဆရာတို့ထုတ်ယူထားတဲ့သဘောပါပဲ အဲ့တော့ဒီဟိတ်တွေကအကုသိုလ်ဟိတ်တွေဖြစ်နေဒီစိတ်ကအကုသိုလ်စိတ်ဖြစ်တော့မှာပေါ့ကုသိုလ်ဟိတ်တွေပါတယ်ဆိုရင်တော့ဒါကတော့သောပနာစိတ်ဖြစ်တော့မှာပေါ့ပြီးတော့ဆရာတို့ကစိတ်တွေကိုအဲ့ဒါလိုခွဲပြီးမကြဘူးဆရာတို့ပုံကိုယ်တွေကိုလည်းဟိတ်အလိုက်ဆရာတို့ခွဲပါဦးမယ်နော်ပုံကိုယ်တွေလည်းဆရာတို့ခွဲပါဦးမယ်ဥပမာဆရာတို့တချို့လူတွေကအဟိတ်စိတ်
အာဟိတ်စိတ်နဲ့ပရိသန္တိတည်တဲ့လူရှိတယ်ဗျအဲ့တော့အဲ့ဒီလူတွေကြတော့ဆရာတို့အာဟိတ်ပုဂ္ဂိုလ်လို့ခေါ်လိုက်နော်ဆရာတို့ဒီမှာတာမန်အဲ့ဒီဆွန့်အားတဲ့လူတွေဒီနာမွေးကြရမျက်စိကနာပင်းတဲ့လူတွေအဲ့ဒီအစစ်နှိပ်တဲ့လူတွေညာအင်မတန်ထိုင်းတဲ့လူတွေအဲ့ဒီလူတွေကအာဟိတ်ပုဂ္ဂိုလ်တွေဗျနော်ပြီးတော့ဆရာတို့အင်္ဂါစုံတဲ့လူတွေအဲ့ဒီအင်္ဂါစုံတဲ့လူတွေကဆ
တော့နော်သူရအဲ့တော့ညာနာဝိပယုတ်စိတ်နဲ့သွားပရိသန်တွေတည်ရင်ဟိတ်နှစ်ခုပဲရှိအဲ့တော့ဟိတ်နှစ်ခုပဲရှိသူ့ဒွိဟိတ်ပုဂ္ဂိုလ်လို့ခေါ်တယ်အဲ့တော့ဆရာတို့ကမဟာဝိပယ်ညာနာသံယုတ်စိတ်နဲ့ပရိသန်တွေတည်ရင်တိဟိတ်ပုဂ္ဂိုလ်ဖြစ်တယ်ဗျာနော်အဲ့ဒါအကြီးသွေးမတူကြဘူးကွဲတယ်နောက်တော့ဆရာတို့ထပ်ပြောပါမယ်ကဲဒါတော့ဆိုရင်တော့ဟေတုသင်္ခါရပြီကိစ္စသင်္ခါဆရာတို့ဆက်ပါမယ်ဒီမှာအောက်ကဇာတိကိစ္စသင်္ခါဇာဖြစ်ပါတယ်စာမျက်နှာ85နော်စိတ်စေတသိက်တွေပြုပွဲမှုကိစ္စပေါ်မူတည်ပြီးတော့စိတ်စေသိက်တွေကိုပေါင်းစုယူတဲ့အခန်းဖြစ်ပါတယ်စိတ်စေတသိက်တွေဆောင်ရွက်တဲ့ကိစ္စ14မျိုးရှိတယ်ကဲအဲ့ဒီ14မျိုးဆရာတို့အားလုံးပဲဖတ်လိုက်ကြရအောင်ပဋိသင်္ဍေကိစ္စဘဝဟောင်းတဲ့ဘဝတစ်ကိုစပ်ပေးခြင်းကိစ္စဘဝင်ကိစ္စလက်ရှိဘဝ၌ဖြစ်နေသောခန္ဓာအစဉ်ကိုအသက်ထက်ဆုံးမပြတ်မလတ်ရအောင်ဖြစ်စေခြင်းကိစ္စအာဝိဇ္ဇံကိစ္စအာယုံကိုနှလုံးသွင်းဆင်ခြင်းခြင်းကိစ္စဒသနာကိစ္စမြင်ခြင်းကိစ္စတာဝနာကိစ္စကြားခြင်းကိစ္စကာယနာကိစ္စနာတိခြင်းကိစ္စတာယနာကိစ္စအယတာတိခြင်းကိစ္စဖုဒနာကိစ္စအထိတွေ့ကိုတိခြင်းကိစ္စတမ္ပတိဆိုင်ကိစ္စ အာယုံကိုလက်ခံထိမ့်သိမ်းခြင်းကိစ္စတန်တိရဏကိစ္စအာယုံကိုစုံစမ်းခြင်းကိစ္စဝုတ်ထောကိစ္စအာယုံကိုဆုံးဖြတ်ခြင်းကိစ္စဇောကိစ္စအယတာကိုခံစားခြင်းကိစ္စတတယုံကိစ္စဇောအဟုန်ဤနောက်သို့လိုက်ကသောอยู่တဲ့အာယုံကိုဆက်ယူခြင်းကိစ္စသုတိကိစ္စဖြစ်စေပြစ္ဆုတ်ပံဘဝဤချုပ်ဆုံးသေးလွန်ခြင်းကိစ္စအဲဒီကစ်ကိစ္စ14ရက်စလုံးကဆရာတို့ရဲ့ဘဝရပ်တည်ဖို့အတွက်အင်မတန်ကြီးကြီးတဲ့ကိစ္စတွေကြီးပဲဖြစ်ပါလေဗျာနော်ဆရာတို့နံပါတ်1ကိုပြန်ကြည့်လိုက်ပဋိသင်္ဍီကိစ္စဆိုတာအမေရဲ့ဝန်ကြတိုင်းမှာစပြီးတော့ပြိတ္တန်တီအောင်လုပ်ပေးတဲ့ကိစ္စပဲအဲ့ဒါလို့ပြိတ္တန်တီလိုက်တာဒီဘဝနော်ဒါစတင်ပေးလိုက်ခြင်းဖြစ်ပါအဲ့တော့အတိတ်ဘဝကသေပြီးတော့ဒီဘဝကိုစတင်လိုက်တဲ့အတွက်ပြိတ္တန်ကိစ္စဒီဘဝဟောင်းနဲ့ဘဝစစ်ကိုနော်ဆက်ဆက်ပေးတဲ့ကိစ္စဖြစ်ပါတယ်တဲ့အဲ့တော့ဒီပြိတ္တန်ကိစ္စကြောင့်ဆရာတို့ဒီဘဝဖြစ်လာတယ်ဆိုတော့အင်မတန်ကြီးကြီးတာပေါ့ဗျာနမနဲ့ဘဝင်ကိစ္စလက်ရှိဘဝမှာဖြစ်နေတဲ့ခန္ဓာအစဉ်ဆိုတော့အဲ့ဒါရုပ်အစဉ်နာအစဉ်လို့ယူပါနော်ခန္ဓာ၅ပါးဆိုရင်ရုပ်နာနေပဲခန္ဓာ၅ပါးလို့ဆရာတို့ဖွဲ့တာကိုဒါကြောင့်ခန္ဓာအစဉ်ဆိုရင်ရုပ်အစဉ်နာအစဉ်နော်မပြတ်မလတ်အောင်အသက်ထက်ဆုံးမပြတ်မလတ်အောင်ဖြစ်စေခြင်းကိစ္စအဲ့ဒါလို့ဖြစ်နေမှဆရာတို့အသက်ရှင်ပါတယ်နော်ခေါင်းကရုပ်အစဉ်ပြတ်သွားရင်လည်းဆရာတို့သေမှာပေါ့နာအစဉ်ပြတ်သွားရင်လည်းပြေမှာပေါ့ဒါကြောင့်အသက်ရှင်အောင်ဆက်ပြီးတဲ့ကိစ္စဆိုတော့သူလည်းအရေးကြီးတာပဲအဲ့တော့ပါဠိကတော့ဘဝင်ကเนาะဆရာတို့ကမြန်မာကတော့လွယ်အောင်လို့ဘဝင်ကိစ္စလို့ပဲဒါသုံးလိုက်ပါတယ်နံပါတ်3အာဝိဇ္ဇံကိစ္စအာယုံနှလုံးသွင်းဆင်ခြင်တဲ့ကိစ္စအဲ့တော့ဆရာပြောတယ်เนาะဆရာတို့မျက်စိနားနှာရှာကိုယ်စိတ်တကား6ပေါက်ရှိတယ်เนาะဒီတကား6ပေါက်မှာအာယုံတွေလာမထင်ဘူးလားအဲ့ဒီချင်တဲ့အာယုံကိုတစ်ခုချင်းဆင်ခြင်နှလုံးသွင်းဖို့ဆင်ခြင်နှလုံးသွင်းမှလည်းသိတာနော်ဆင်ခြင်နှလုံးသွင်းဖို့မလုပ်ရင်မသိဘူးဒါကြောင့်အဲ့ဒီအာယုံတွေသိအောင်တစ်ခုကိုတစ်ခုသိအောင်လုပ်ပေးတဲ့ကိစ္စဆိုသူလည်းအရေးကြီးပြန်တယ်အဝိဇ္ဇံပြီးတော့ဒသနာမြင်တဲ့ကိစ္စနော်တာဝနာကြားသိတဲ့ကိစ္စဂာယနာနံသိတဲ့ကိစ္စတာယနာစားသိတဲ့ကိစ္စဖုဒနာထိသိတဲ့ကိစ္စအာယုံ၅ပါးကိုသိအောင်လုပ်ပေးတာဗျာနော်အဲ့တော့ဒီအာယုံ၅ပါးအစင်းသာနာရတာအထီးတွေ့အဲ့တော့ဆရာတို့အတွက်အရေးမကြီးဘူးလားအေးနော်ချမ်းသာနေခြင်းနဲ့လူဟာဒီကာမဂုဏ်ကောင်းတဲ့အာယုံတွေခံစားရတာပါပဲဒါကြောင့်ဒီ၅ပါးလည်းဆရာတို့အတွက်အရေးကြီးပြန်တယ်ပြီးတော့တမ္ပတိဆိုင်အာယုံလက်ခံတဲ့တန်တိရဏအာယုံစုံစမ်းတဲ့ဝုတ်ထောအာယုံကောင်းမကောင်းဆုံးဖြတ်တယ်အဲ့ဒီ၃ခုကလည်းပဲနော်ဒီအာယုံတွေကိုဆရာတို့တည်တည်ရချာသိအောင်ဝိုင်းလုတ်ပေးတဲ့ကိစ္စတွေပါပဲ။ကဲဆရာအရင်ပြောဘူးပါတယ်မျက်စိမှာနော်အစင်းအာယုံလာထင်ရင်မြင်သည့်စိတ်တစ်ချက်ပဲဖြစ်တာ။မြင်သည့်စိတ်ကမြင်ကမျှပဲမြင်ပြီးမှသူချုပ်သွားပြီ။ချုပ်သွားတော့အဲ့ဒီအာယုံဆရာတို့မသိသေးဘူး။အဲ့တော့မြင်သည့်စိတ်ကဒီအာယုံကိုနောက်စိတ်ကိုလက်စီကမ်းတယ်။အဲ့ဒီနောက်စိတ်ကဘာလဲဆိုရင်တံပရိဆိုင်စိတ်ပဲ။တံပရိဆိုင်စိတ်ကအာယုံကိုလက်ခံပေးတာ။ဒီအာယုံမပြောက်အောင်ထိတ်ပေးလိုက်ပြီးရင်သူလည်းလက်စိတ်ကမ်းလိုက်ပြန်တယ်တန်တိရဏစိတ်ကိုလက်စိတ်ကမ်းတယ်တန်တိရဏစိတ်ကအာယုံကောင်းမကောင်းသူကစုံစမ်းရတယ်ပြီးရင်အဲ့ဒီစုံစမ်းသိတဲ့အချက်နဲ့တကွာဒီအာယုံကိုနောက်စိတ်ကိုလက်စိတ်ကမ်းပြန်တယ်အဲ့ဒီခါကျတော့မနောဒွါရဝိဇန်းအာယုံဆုံးဖြတ်တာကောင်းမကောင်းဆုံးဖြတ်တဲ့ပုံမှာမူတည်ပြီးတော့နံပါတ်7ဇောကိစ္စအဲ့ဒီဇောကအရှိန်အဟုန်နဲ့ဖြစ်လို့သူ့ကိုဇောလို့ခေါ်လိုက်တာအဲ့တော့အာယုံကိုခံစားတဲ့ကိစ္စပဲအော်မာရှာတို့ရုပ်ရှင်ကြည့်တယ်တချင်းနာထောင်နေတယ်ကောင်းတဲ့အစားအစာတွေစားရအဲ့ဒီအာယုံခံစားရတာပဲအဲ့ဒီအာယုံခံစားနေတဲ့စိတ်တရားအဲ့ဒီဇောစိတ်တွေဗျာနော်အဲ့ဒါအဲ့ဒီအချိန်မှဆရာတို့ဒီအာယုံသိပြီအဲ့ဒီအချိန်မှသိတာသိပြီးတော့အာယုံရတာခံစားရတာအာရပါရခံစားရတာနော်အာရပါရခံစားလို့ဒီဇောစိတ်တရားသူကအချိန်ဟုန်နဲ့ဖြစ်တယ်ပြီးတဲ့အခါသရာယုံနဲ့ဇောဟုန်နောက်လိုက်ပြီးတော့ဇောယူတဲ့အာယုံကိုဆက်ယူတယ်ပြီးတော့အဲဒီအာယုံကိုဆက်ခံစားတယ်တဲ့သူလည်းအာယုံဆက်ခံစားတဲ့စိတ်ပဲပြီးတဲ့အခါသုတိကိစ္စကပေတဲ့ကိစ္စပါပဲ အဲ့တော့ဒီဘဝရဲ့နောက်ဆုံးကိစ္စပေါ့ဗျာနော်အဲ့ဒီဆရာတို့အနေလှတယ်လို့အသေးလှဖို့လည်းသိအရေးကြီးတယ်ဗျာဒါကြောင့်အဲ့ဒီအသေးကောင်းမှဆရာတို့ဘဝကောင်းရလိမ့်မယ်အသေးမကောင်းရင်ဘဝကောင်းမရဘူးနော်မကားတိုက်လို့တစ်ပင်ပေါ်လိတ်ချလို့နော်တင်မောမြုပ်လို့အဲ့လိုသေးမကောင်းဘူးနော်ဒါဥပ္ပစီတကမရဏခေါ်တယ်အဲ့တော့အဲ့တလို့ဆိုရင်ကိုကချောက်ချောက်လာလာကြီးနဲ့ကိုကမိမိလျော်လျော်ကြီးနဲ့သေရတယ်ဆိုရင်အဲ့ဒါမကောင်းတဲ့ဘဝရောက်ဖို့များတယ်ဗျာ။နော်သေတဲ့အချိန်မှာမတွေးမဝေဘူး။နော်စိတ်ကမတွေးဝေသွားဘူး။ကြီးလင်းနေရမှာအဲ့လိုဆိုရင်နော်ကိုပြုတ်ထားတဲ့ကုသိုလ်ကောင်းမှုတွေကိုစောက်ထိန်ထားတဲ့သီလတွေကိုကအာယုံယူပြီးတော့ကိုကသေနိုင်တယ်။နော်ဘုရားကုံတော်မြင်းနှလုံးသွင်းတဲ့လူကဘုရားကုံတော်အာယုံယူနေတယ်။ယူရင်းနဲ့သေတယ်ဆိုရင်အဲ့ဒါအေးချမ်းချမ်းသေရတာကောင်းရာတုဂတိတခါလေးရောက်တာ။ဒါကြောင့်အာလုံးကိစ္စတွေအရေးကြီးတယ်ဗျာ။နော်။ကိစ္စ14ပါးလုံးအရေးကြီးတယ်။ကဲ။နော်။စာမွေးဝဲမှာစာမွေးဖြစ်ရင်တခါလေကြတော့သူတို့ကဓာတ်ရိုက်မေးတယ်။စိတ်တွေဆောင်ရွက်တော့ကိစ္စမြင်မျှရှိသနည်းဖော်ပြပါ။အဲ့တော့ကိစ္စ14ပါးရှိပါသည်။နော်။အဲ့တော့ဘာကိစ္စတွေလဲ။အဲ့တော့ပရိသန္ဓေကိစ္စနော်။ဘုံကဘဝင်ကိစ္စ၊သုတိကိစ္စ၊အဝိဇ္ဇံကိစ္စဒီကိစ္စ14မျိုးဆရာတို့ပြောရမှာပေါ့ဗျာပြောတဲ့ခါကျရင်ကောင်းတာကတော့ဆရာတို့ဒီမှာရေးတဲ့အတိုင်းပါဠိအဓိပ္ပာယ်ပါဠိအဓိပ္ပာယ်လေးကိုရေးပြလိုက်ရင်ကောင်းပါတယ်နော်အဲ့တော့ရေးလို့ရပါတယ်14ခုဆရာမကြီးကတွက်ပြတာ24မိနစ်ရတယ်လေတပုတ်နော်အဲ့တော့ဒီ14ကြောင်းရေးတာတော့နော်24မိနစ်မကြာပါဘူးပြီးတော့တခါလေကျတော့တို့ကမေးခွန်းကနည်းနည်းကိုလိုက်တယ်သင်မွေးဖွာတဲ့အချိန်ကနေစတော့ပေတဲ့အချိန်ထိမလွှဲမသွေဆောင်ရွက်ရမယ့်ကိစ္စများပေါ်ပြပါတဲ့ဟောသင်မလွှဲမသွေဆောင်ရွက်မယ့်ကိစ္စဆိုတာအဲ့ဒီကိစ္စပဲနော်ဒီကိစ္စ14ပါးဆောင်လွှဲလို့မရဘူးနော်ဆရာတို့ကတငယ်ချင်းနဲ့တွေးဖို့ကိစ္စအတားဆောင်လွှဲလို့ရတယ်ဟာမင်္ဂလာဆောင်ပွားပြီးတော့တက်ဖို့ကိစ္စသာဆောင်လွှဲလို့ရတယ်ဒီကိစ္စတော့ဆောင်လို့မရဘူးကဲကောင်းပြီနော်ဆရာတို့ကအဲ့ဒီကိစ္စ14ပါးသိပြီးတဲ့အခါကိစ္စအသီးသီးဆောင်ရွက်တဲ့စိတ်ကြီးဆရာတို့နော်အခုဆက်ပြီးတော့ပြောပါတယ်အဲ့တော့ဇာမျက်နှာ86နော်အလေအောက်နာကကောင်းစဉ်ကိစ္စဆောင်ရွက်သည့်စိတ်ညာဆိုပြီးတော့ပရိသန္တိကိစ္စတတ်တော်စိတ်19ပါးရှိ၏ဘာစိတ်တယ်လဲဥပိ္ပခာတန္တိနာစိတ်9ပါးမဟာဝိပဿနာ10ပါးနှင့်မေဃဝိပဿနာ9ပါးတို့ဖြစ်ကြ၏အဲ့တော့ဆရာတို့ချက်နိုင်ရင်တော့ဒီဇရာလေးခွာလိုက်စေခြင်းနဲ့ခွာလိုက်ယုံပဲစိတ်ဇရာလိုခြင်းတို့နောက်ကစိတ်ဇရာလိုခြင်းခွာချလိုက်ပြီးအပေါ်ကလှန်ချလိုက်ရတယ်နော်အပေါ်ကသူ့ကိုခွာလိုက်ပြီးရောအပေါ်တစ်ချက်ပဲအဲ့တော့ဒီမှာဆရာတို့ပေးထားပါပြီနော်အိုကိုကိုတန်းနေကုန်းကအဲဟုတ်ပြီဒီကိစ္စတင်ငါမှာအခုဆရာတို့ပရိသန္ဓေကိစ္စဆောင်ရွက်တဲ့စိတ်အဲ့တော့ဒီမှာလည်းပဲဒါစိတ်အချင်း89ဆရာတို့ဒါပြထားတာပါเนาะဒါလေးကိုနည်းနည်းလေးကိုမြင်သွားပါအကုသိုလ်စိတ်12ပါအဟိစိတ်18ပါးကိုနည်းနည်းခွဲပြသွားတယ်เนาะသက္ခုဝိညာဉ်တွေသောတဝိညာဉ်တွေကာနဝိညာဉ်တွေဇိံဝဝိညာဉ်တွေကာယဝိညာဉ်တွေเนาะဒီကမြင်သည့်စိတ်သက္ခုဝိညာဉ်ကတစ်စုံသောတဝိညာဉ်တစ်စုံကာနဝိညာဉ်တစ်စုံဇိံဝဝိညာဉ်တစ်စုံကာယဝိညာဉ်တစ်စုံဟုတ်ပြီနော်ဒါဘွေဒွေပင်စဝိညာဉ်7ပါးပဲပြီးတော့တမရိဆိုင်တွေတမရိဆိုင်ကလည်း9ပါးရှိတယ်တန်ဒီရတကြတော့ဘယ်9ပါးရှိလဲဥပိ္ပခာတန်နာစိတ်9ပါးနဲ့သောမနတာတန်ဒီနာစိတ်2ပါးရှိတယ်နော်ဒီကတမရိဆိုင်ကဒီ9ပါးအဲ့တော့9ပါးဆိုတာအဟိအကုသလဝိပက်က2ပါးအဟိကုသလဝိပက်က2ပါးပေါ့အဲ့တော့တန်ဒီရဏကြတော့နော်ဥပိ္ခာတန္တိနာစိတ်ကနှစ်ခုရှိတယ်ပြီးတော့သောမနတာတန္တိရဏစိတ်ကတစ်ခုရှိတယ်သုံးခုရှိတယ်တန္တိရဏကဲပြီးတဲ့အခါဒါနော်ဒီ15ပါးပြီးသွားပြီပြီးတဲ့အခါကျတော့ဆရာတို့မနောဒွါရဝိအပင်စဒွါရဝိဇံမနောဒွါရဝိဇံဟာတိတုပ္ပအဲ့ဒါဒီအာဟိကရိယာ3ပါးပဲနော်ဒီ3ပါးပြပြီးတော့ကာမသောမနစိတ်24ပါးလာပါတယ်အဲ့တော့ကာမတောမနာစိတ်เนาะဆရာတို့ဒီရောက်လာပြီကာမတောမနာစိတ်24ပါအ အဲ့ဒီမှာမဟာကုသိုလ်ကရိယာ16ဆိုရင်အဲ့ဒါဆရာတို့ခွဲပြီးတော့မှတ်ရမှာပါမဟာကုသိုလ်8မဟာကရိယာ8မဟာဝိပက်8ဒါကာမတောမနာ24ပြီးတော့မဟဂုတ်စိတ်28ပါးကိုနော်မဟဂုတ်ကုသိုလ်ကရိယာ18ဆိုရင်အဲ့ဒါခွဲလိုက်ပါမဟဂုတ်ကုသိုလ်9မဟဂုတ်ကရိယာ9မဟဂုတ်ဝိပက်9ကဲအဲ့ဒါလို့ခွဲတာလားမှတ်မိတယ်နော်ဆရာတို့မဂ္ဂုတ်စိတ်ကြီးဆိုတာအစစ်မြဲတဲ့စိတ်ဘာစိတ်တွေပါတယ်လဲရူပါဝါစရစိတ်15ပါအရူပါဝါစရစိတ်12ပါပါတယ်ဒီ29ပါအဲ့ဒီ29ပါမှာကုသိုလ်စိတ်ကဘယ်နှပါပါတို့ရူပါဝါစရကုသိုလ်ကငံအရူပါဝါစကုသိုလ်၄ဆိုရင်9ပါမပါဘူးလားနော်အဲ့ဒီ9ပါကိုမဂ္ဂုတ်ကုသိုလ်9ပါလို့ခေါ်တယ်ပြီးတော့ဝိပက်စိတ်ကလည်း9ပါမရှိဘူးလားအဲ့ဒါကိုမဂ္ဂုတ်ဝိပက်9ပါကရိယာစိတ်လည်း9ပါးပဲမဂ္ဂုတ်ကရိယာ9ပါးမြင်နေတော့အဲ့လိုမြင်သွားဖို့ဒါတော့စိတ်ပိုင်းကတော့မမေ့လိုက်နဲ့เนาะစိတ်ပိုင်းကတော့တော်တော်ကြည်ညက်ပြီလို့ပဲဆရာအောင်းမေ့နေတယ်အဲ့တော့ဟိုဇယားကပဲနည်းနည်းကြည်သွားလို့များတယ်အဲ့တော့စိတ်တဘာတော့မကြည်ညက်သေးဘူးပြည့်နေတယ်เนาะကဲအဲ့တော့ပြီးတဲ့ခါကျတော့ဆရာတို့เนาะမဂ္ဂုတ်ကုသိုလ်ကရိတာပြီးသွားပြီတော့လောကုတ္တရာအကျဉ်း10ပါးပေါ့ကဲအဲ့တော့ပရိသန္တိကိစ္စဆောင်ရွက်တာဥပိ္ပခာတိုင်းနာစိတ်2ပါးမဟာဝိပက်စိတ်10ပါးမဂ္ဂုတ်ဝိပက်9ပါးလို့ဒီလိုပြောသွားတဲ့အခါဒီစိတ်ဇာမကိုမြင်သွားတာကောင်းတယ်เนาะမြင်သွားတော့မှတ်မိတာပေါ့အဲ့တော့ဆရာတို့ပြန်ပြောမယ်เนาะပရိသန္တိကိစ္စဆောင်ရွက်တဲ့စိတ်19ပါးဗာစိတ်တွေလဲဥပိ္ပခာတန္တိနာစိတ်2ပါးမဟာဝိပက်စိတ်10ပါးမဟဂုတ်ဝိပက်စိတ်ကိုပါအဲ့ဒါဒီဝိပဿစိတ်တွေကြီးပဲနော်ဝိပဿစိတ်တွေကြီးပဲဒီ19ပါးကဒါကံရဲ့အကျိုးဖြစ်တဲ့ဝိပဿစိတ်နော်ကံကအကျိုးပေးလိုက်တဲ့အခါအဲ့ဒီဝိပဿစိတ်နဲ့ဆရာတို့ပရိသန္တွေစတည်တာပဲနော်ပရိသန္တွေစတည်တာပဲအဲ့တော့ဒါပရိသန္တွေကိစ္စဆောင်ရွက်နိုင်တဲ့စိတ်ကဒီ18ပါးအဲ့တော့လောကုတ္တရာဝိပဿတော့မထည့်နဲ့နော်လောကုတ္တရာဝိပက်ကဘဝတည်းသူမပေးဘူးသူကနိဗ္ဗာန်ခံစားဖို့ပဲသူကနိဗ္ဗာန်ခံစားဖို့ပဲဒါကြောင့်ဆရာတို့ဝိပက်စိတ်ဆိုတာဒီအထိပဲယူထွက်တာနော်ဒီထွက်ပဲယူဒီထွက်တာအခုလည်းပဲပရိသန္တိကိစ္စဆောင်ရွက်တာကဒီ19ပါးပဲအဲဒီ19ပါးဆိုတာလည်းပဲ32ပုံလုံးမှာတရဝါအလုံးရဲ့ပရိသန္တိစိတ်ကြီးလို့မှတ်ပါနော်တရဝါတူတယောက်ဆိုရင်ပရိသန္တိစိတ်ကတစ်ခုပဲရှိမှာပါနော်ပရိသန္တိစိတ်တစ်ခုပဲရှိမှာပါအဲ့တော့အကုသလဝိပယ်ဥပိ္ပခာတန္တိနာစိတ်ဆိုရင်အကုသိုလ်ကံရဲ့အကျိုးနော်အကုသိုလ်ကံရဲ့အကျိုးဆိုတော့ဘယ်မှာပရိသန္တိတွားကြည့်မလဲအဲ့ဒါအပေလေးပုံမှာပရိသန္တိတည်အောင်လုပ်တဲ့စိတ်ပဲဗျာအဲ့တော့တနည်းအားဖြင့်ပြောရင်အပေတရဝါရီအလုံးငရေတရိစ္ဆာန်ပြိဋ္ဌာအတုရကေအဲ့ဒီတရဝါရီအလုံးအဲ့ဒီစိတ်နဲ့ပရိသန္တိတည်တယ်ဗျာဟုတ်ပြီနော်အဲ့တော့ဟိတ်မရှိတဲ့စိတ်နဲ့ပရိသန္တိတည်လို့သူတို့ကအဟိတ်ပုဂ္ဂိုလ်လို့ခေါ်တယ်အပေဘုံသားအလုံးအဟိတ်ပုဂ္ဂိုလ်တွေလို့ဆရာတို့ခေါ်တယ်ဗျာဟုတ်ပြီနော်ကဲနောက်ဥပိ္ပခာတိုင်းနာစိတ်တစ်ခုကအဟိတ်ကုသလဝိပယ်ကုသလဝိပယ်ဆိုတော့ကုသိုလ်ကံရဲ့အချိုးကုသိုလ်ကံရဲ့အချိုးဆိုတော့ကုသိုလ်ကံကကောင်းတဲ့ဘုံမှာပဲသူကပရိသန္တိပြီးမှဒါကြောင့်အဲ့ဒီနော်ဒီဥပိ္ပခာဒီအာဟိကုသလဝိပက်ဥပိ္ပခာသဟဂုတ်တန္တိရဏစိတ်ဒီလူပုံနဲ့အောက်စုမာရိပုံအဲ့တော့အောက်စုမာရိပုံကကဘာမီကြီးမှာပဲရှိတယ်လို့ဆရာတို့ယူပါတယ်နော်ဆရာတို့ယုတ်ကဇိုးနတ်တို့ဘုံမဇိုးနတ်တို့ဘုံမတိတနတ်တို့ဆိုတာဘုံမရှိတဲ့နတ်တွေနော်အဲ့တော့ခြေချင်းလျှောက်နေတဲ့လူအိုးအိမ်မရှိတဲ့လူတွေလို့ပဲမေးစရာမရှိတဲ့နတ်တွေအများကြီးရှိတာဗျာ။နော်အဲ့ဒီနတ်တွေကလည်းအများကြီးရှိတာနော်တော့နတ်ဖြစ်တိုင်းသွားထင်မကြည့်နဲ့။အဲ့တော့နေစရာကိုမရှိစားစရာကိုမရှိတဲ့နတ်တွေရှိတယ်။ဒါကြောင့်လည်းမပြောသေးသေးဘူးဥပ္ပဒိတွေတင်ပေးတာတော့အတိတ်တွေတော့နည်းနည်းရှိတာပေါ့ဗျာ။နော်ဒါပေမဲ့အဲ့ဒါလို့နော်အစာမရှိတဲ့နတ်တွေကတော့ဂုံးကအညာစားနတ်ဖြစ်။ဘယ်ကသူ့တော်ဆွမ်းအားသွားရှိပါမလဲ။ကိုယ်ကိုနော်ကိုယ်ကိုဒါကိုမိသားစုကိုကာကွယ်ပေးနိုင်မယ်ဆိုတာရှိမှာမဟုတ်ဘူးဗျာ။နော်ဒါကိုသွားပြီးတော့တင်ပေးလိုက်တော့တို့ကသဘောကျတော့ဗောတို့ကစားရတယ်။နော်ကဲကောင်းပြီ။အဲ့တော့လူဘုံအောက်စုမာရဘုံမှာဖြစ်တယ်။ဒ ဒါပေမဲ့အဟိတ်ဆိုတော့ဟိတ်မှာပါတဲ့စိတ်နဲ့ပရိဒဏ်ဒီတည်တော့အဲ့ဒါညဖြင်းတဲ့ကုသိုလ်ကံနော်ညဖြင်းတဲ့ကုသိုလ်ကံအချိုးပေးလိုက်ရင်အဲ့ဒါအဟိတ်ပရိဒဏ်ဒီဖြစ်ကြတယ်ဗျာနော်စောစောကစွန့်အားတဲ့လူတွေမွေးကြရမျက်စိကန်းလာတဲ့လူတွေနာပင်လာတဲ့လူခြေလက်တွေခွင်လာတဲ့ခြေမပါလက်မပါနော်ခွင်လာတဲ့လူတွေအဲ့ဒါအင်္ဂါမစုံတဲ့လူတွေဒါဒီစိတ်နဲ့တော့အင်္ဂဏတနာစရာကောင်းပါတယ်တနည်းဖြစ်ပြောရင်နော်တရိတ်ဆန်တာတာပဲသူကလူပုံမာတာဖြစ်တယ်အသိဉာဏ်ကတရိတ်ဆန်လောက်တော့မရှိဘူးဗျတကယ်ဆိုတော့နော်တော်အနိတ္တဒါကြောင့်ဒီပရိသန်ဒီစိတ်ကတိတ်ရေးကြီးတာနော်ပရိသန်ဒီစိတ်ကကိုယ့်ရဲ့ပင်ကိုစိတ်ပင်ကိုညာအဲ့ဒါခေါ်တာပင်ကိုညာမပါဘူးဆိုတဲ့အခါကျတော့ညာတိတ်နှိပ်သွားတာပြီးတော့မှဆရာတို့ကဒီမဟာဝိပဿစိတ်၈ပါးကတော့အင်္ဂါစုံတဲ့လူတွေနတ်တယ်နော်လူပုံရောနတ်ပြည်၆ထရောအဲ့တော့အဲ့ဒီလူတွေဟာဒီစိတ်၈ပါးနဲ့တပါးပါးနဲ့ပြိတ္တန်တွေတည်တယ်။ဒါကြောင့်ဆရာတို့ကအစောကပြောတယ်ညာနဝိပယုတ်စိတ်နဲ့တွားပြိတ္တန်တွေတည်ရင်ဒွိဟိတ်ဒွိဟိတ်ဒွိဟိတ်ပုဂ္ဂိုလ်ဗျာအဲ့ဒါညာမပါဘူး။နော်အဲ့ဒီညာနသံယုတ်စိတ်နဲ့ပြိတ္တန်တွေတည်တဲ့လူကြတော့တိဟိတ်ညာကွာတယ်ဗျာနော်အဲ့တော့ပင်ကိုညာနေနဲ့တိဟုတ်ပုဂ္ဂိုလ်ကသာတယ်။နော်ဒွိဟိတ်ပုဂ္ဂိုလ်ကညာတယ်ဒါပေမဲ့နော်တိဟိတ်ပုဂ္ဂိုလ်ကညံကောင်းပေမဲ့ကိုကမကြိုးစားဘူးဆိုတဲ့ခါကြတော့တက္ကသိုလ်မှာကြတော့ तू ကနော်အမှတ်ကခက်နေနေပဲ तू ကရတာဒီဟိတ်ဖြစ်ပေမဲ့ तू ကကြိုးစားရင်အောင်မယ် तू ကနော်ပို့တော့တော်ခြင်းတော်တော့ဥမာပေါ့ဒါပြီးတော့လည်းပဲတရားအားထုတ်တဲ့ခါကြတော့ဒီဟိတ်ပုဂ္ဂိုလ်ကဇံမရနိုင်မက်ဖို့မရနိုင်ဘလောက်ပဲကြိုးစားဒီဘဝမှာ तू မရနိုင်ဘူးအဲ့ဒါဒီဟိတ်ပုဂ္ဂိုလ်နော်မွေးဖွားရင်မရဘူးဗျာတိဟိတ်ပုဂ္ဂိုလ်ဖြစ်မှဇံမဲ့ဖို့ရနိုင်လေဗျာဒါကြောင့်ဆရာတော်ဘိဓမ္မာကလူ3မျိုးနော်ဒါခွဲခြားပေးလိုက်တာသိကောင်းနေဗျာနော်အမေရိကန်စီးမြင်းမှာသူတို့ရဲ့အခြေခံစီးမြင်းမှာသူတို့ကဘာပြောလဲ All men are born equal အဲ့တော့မွေးဖွားလာတာလူတွေအားလုံးကဒါနော်အစ်စ်တန်းတူတူပဲအဲ့တော့အဲ့ဒါကတော့သူတို့ရဲ့နော်စီမင်းဥပဒေအရအခွင့်အတူအခွင့်အရေးတူခံစားရတယ်ဒါလိုယူဆရင်တော့မှန်တာပေါ့လေအဲ့ဒါပေမဲ့လူတွေကနော်ခွန်ကမွေးကလေးကဒါအစ်စ်တူတူပဲဆိုမမှန်ဘူးနော်မမှန်ဘူးဒါလူတွေကအစ်စ်မတူကြဘူးအဲ့တော့ဆရာတို့တွေဒွိဟိတ်လားတိဟိတ်လားအဲ့တော့ဘီဒိုမှာအခုထိနားလေတယ်ဆိုတော့တိဟိတ်ပဲဗျာနားမလဲဆိုတော့နားမလဲဆိုတော့အဲ့တော့နည်းနည်းကြိုးစားအောင်နော်ကဲဆရာတို့ကြိုးစားသင်ပေးနေတယ်နော်အဲ့တော့နားလေအောင်တော့လုပ်ကြပါနော်နားလေဆိုရင်အင်မတန်ဖူးတံပါတယ်အဲ့တော့ဆရာတို့ကဘဝအကြောင်းလောကအကြောင်းကိုကောင်းကောင်းသိတယ်ဗျာဒီဘီဒိုမှာကအခြေခံနဲ့သူကသွားနေတာနော်အခြေခံရင့်မြင့်နဲ့သွားလိုက်တဲ့အခါကျတော့ဒီအဘိဓမ္မာမသိရင်ဒါတွေဘယ်လိုမှနားမလဲဘယ်လိုမှနားမလဲဘူးနော်ကိုကသွေးခေါ်ရှင်ကြီးဖြစ်နေပါစေအဲ့တော့တကယ်စိတ်ပညာရှင်ကြီးဖြစ်နေပါစေဒါတွေမသိဘူးနော် they are blind ပဲဒီဒါနဲ့ပတ်သက်ပြီးတော့မသိဘူးဗျကဲအဲ့တော့ဆရာတို့ဒီမဟဂုတ်ဝိပက်၉ပါးဆိုတဲ့ဟာရူပဝါစရဝိပက်စိတ်၅ပါး ਨੇ ဒါရူပဝါစရဝိပက်၅ပါးကတော့ရူပဝါစကုသိုလ်ကံရဲ့အကျိုးအဲ့ဒီအကျိုးကြောင့်ဒီဝိပက်စိတ် ਨੇရူပဘုံမှာပြိတ္တန်တွေသွားတည်ကြတာเนาะပထမဇံရထားတဲ့ပုဂ္ဂိုလ်တွေကပထမဇံဝိပက်စိတ်နဲ့ပထမဇံဘုံမှာသွားဖြစ်တယ်ဗျဒုတိယဇံထူထောင်နိုင်တဲ့လူတွေကဒုတိယဇံဝိပက်နဲ့ဒုတိယဘုံမှာသွားဖြစ်တယ်ဗျเนาะအဲ့တော့ဒီကိုလှုပ်ထားတဲ့ကံအားလျော်ဆိုဒီဝိပက်စိတ်နဲ့အဲ့ဒီဘုံတွေမှာသွားပြိတ္တန်တွေဖြစ်တယ်အလားတူပဲအရူပဝါစကုသိုလ်ကံ၄ပါးเนาะကိုကထူထောင်နိုင်နေဆိုရင်မအာကာသနင်္စာယနာကုသိုလ်စိတ်အဲ့ဒါဓာတိဇံကိုအထူတောင်းနိုင်ရင်သူ့ရဲ့အကျိုးအာကာသနင်္စာယနာဝိပဿိတ်နဲ့အာကာသနင်္စာယနာဘုံမှာသွားဖြစ်တယ်ဗျာကိုကဒုတိယနော်ဝိညာဉ်နင်္စာယနာကုသိုလ်စိတ်ကိုကထူတောင်းနိုင်တယ်ဆိုရင်အဲ့ဒီကံရဲ့အကျိုးကြောင့်ဝိညာဉ်နင်္စာယနာဝိပဿိတ်နဲ့ဝိညာဉ်နင်္စာယနာဘုံမှာသွားဖြစ်တယ်ဗျာအဲ့ဒီဘုံလေးခုကဒီဇံနာမည်ပဲပေးထားတယ်နော်ဒါကြောင့်တရဝအလုံးအတွက်ပြိတ္တန်ဒီစိတ်ဒီ19ပါလို့သိပါနော်ဆရာတို့လူတွေကတော့မဟာဝိပက် နော်မဟာဝိပက်၈ပါးနဲ့ကတဘာဝနဲ့ဇာတို့ပြိဋ္ဌာန်တွေတည်တယ်လို့တို့သိကြပါကဲရပြီဇာတို့နောက်တစ်ခါနံပါတ်၂စာမျက်နှာ86အောက်ကနော်နံပါတ်၂ဘဝင်ကိစ္စတတ်တော်အဲ့ဒီတတ်တယ်ဆိုတာကဆောင်ရွက်တယ်လို့ပဲယူဆပါဥမာနှွားကိုလှဲမှာတတ်လိုက်တယ်ဒါဆိုရင်ဒီနှွားလှဲဆွဲရပြီပေါ့မြင်းကိုနော်လှဲမှာတတ်လိုက်တယ်ဆိုရင်မြင်းကလှဲဆွဲရတာပေါ့ဒါကြောင့်ဒီဘဝင်ကိစ္စတတ်တယ်ဆိုရင်တော့ဘဝင်ကိစ္စဆောင်ရွက်တဲ့စိတ်ပါပဲအဲဒီဘဝင်ကိစ္စဆောင်ရွက်တဲ့စိတ်ကလည်း19ပါပဲတဲ့စောစောကပရိသန်ကြီးစိတ်နဲ့တူတူပါပဲတဲ့နော်ကဲနောက်တစ်ခါအဝိဇ္ဇံကိစ္စတတ်တဲ့စိတ်အဲ့တော့နှုတ်တင်မာလေးကြည့်လိုက်တာကောင်းပါလေဆရာတို့ပရိသန်ကြီးကိစ္စဆောင်ရွက်တဲ့စိတ်ကဒီ19ပါဘဝင်ကိစ္စဆောင်ရွက်တဲ့စိတ်ကလည်းဒီ19ပါပဲသုတိကိစ္စဆောင်ရွက်တဲ့စိတ်ကလည်းဒီ19ပါပဲဖြစ်ပါတယ်အဲ့တော့ဘယ်လိုလဲလို့မေးเสียရှိတယ်ကဲဆရာတို့လူတွေကိစ္စပဲဆရာတို့ပြောပါမယ်နော်ဥမာဆရာတို့ကအတိတ်ကနံပါတ်1မဟာကုသိုလ်စိတ်နဲ့ဆရာတို့လှုပ်နော်ကံလှုပ်ထားတယ်အခုဆိုပါတော့ပြီးတော့မှသင်္นานဆရာတို့တက်နေတာနော်ဆရာတို့ကကံကံအကျိုးလဲဆရာတို့နားလေတယ်နော်ဖရာတရားတန်ကဒါထွတ်ထိတ်ဆိုတာဆရာတို့ကဒါယုံကြည်တယ်ယုံကြည်ရတော့ခုဆရာတို့ကလိလာနေတယ်ဆိုရင်ဒါမာကုသိုလ်စိတ်ညာနာသံယုတ်တွေမဖြစ်နေဘူးလားเนาะညာနာသံယုတ်မာကုသိုလ်စိတ်တွေဖြစ်နေတာပဲကဲဒီကုသိုလ်ကံကသူစိတ်ချုပ်ပြီးကုသိုလ်ကံနေကြံရစ်ပြီးဆရာတို့စိတ်မှာเนาะအဲ့တော့တည်တဲ့ချိန်ကျဒီကံအကျိုးပေးခွင့်ရတယ်ဆိုရင်အဲ့တော့ဆရာတို့ကသူ့ရဲ့အကျိုးနံပါတ်1မာကုသိုလ်စိတ်ရဲ့အကျိုးဘာဖြစ်မလဲနာမည်ချင်းတူတူပဲပေါ့ဗျာเนาะမဟာဝိပက်ညာနာသံယုတ်စိတ်နဲ့ပရိသန်တွေသွားကြည့်လိုက်မယ်အဲ့ဒါဒီမှာသေတာနဲ့ဥမာလူပြန်ဖြစ်ရင်အမေရဲ့ဝန်ကြတိုက်မှာเนาะအဲ့ဒီမှာဝိပဿိတ်နဲ့ရှားတို့သွားပြီးတော့ပရိသန်တွေတည်ပါမယ်အဲ့တော့မဟာဝိပဿိတ်ဖြစ်လာတာနဲ့ရှင်ဘက်စီရသိက်31 32 33မိနစ်ရရှားတို့မြင်သွားတာเนาะတပေါင်းနဲ့ဖြစ်မှာပေါ့စိတ်စီရသိက်တွေအားလုံးဖြစ်တယ်ဆိုရင်အဲ့ဒါနံခန္ဓာ4ပါးဖြစ်တယ်လို့ရှားတို့ခေါ်တယ်เนาะနံခန္ဓာ4ပါးမနီယာဆရာတို့ပြောသောဝေဒနာဒီဝေဒနာခန္ဓာတင်ညာဒီတင်ညာခန္ဓာကြံတဲ့စိတ္တိတ်အာလုံစီနာကောင်းဆောင်တင်ပြီးတော့သင်္ခါရခန္ဓာစိတ်ကိုယ်တော့ဝိညာဉ်နဲ့ခန္ဓာလို့ခေါ်တယ်ဗျာပြီးတော့ကံကကမ္မစယုတ်ပါဖြစ်စီတာเนาะတခါတဲ့ကမ္မစယုတ်ပါဖြစ်စီအဲ့ဒါရူပခန္ဓာခန္ဓာ၅ပါးပဲဒါကြောင့်เนาะဒါတရဝါစတည်တာပဲအော်ဆရာတို့ရဲ့ဘဝစတင်တာအဲ့ဒီပရိသတ်ဤစိတ်เนาะဖြစ်တဲ့အချိန်မှာခန္ဓာ၅ပါးစလုံးဖြစ်တယ်ဒါဆရာတို့ဒါဘဝအသက်စသွားပြီအဲ့တော့အဲ့ဒီကံကဒီခန္ဓာ၅ပါးကငါသူပေးလိုက်တဲ့နော်သူအချိုးပေးလိုက်တာကိုအဲ့ဒါဝိသစိတ်တလုံးပြီးတလုံးတလုံးပြီးတလုံးတလုံးပြီးတလုံးသေတဲ့အထိပေးနေလိမ့်ဝိပစိတ်ဖြစ်ရင်ခန္ဓာ၅ပါးစလုံးဖြစ်တယ်လို့သိပါဒါကြောင့်ဒီကံဆရာတို့ကိုနော်ဒီအသက်ရှင်အခုဒီဘဝရအောင်အချိုးပေးလိုက်တဲ့ကံကသူ့ရဲ့အချိုးဒီမဟာဝိပက်ညာနာသံယုတ်စိတ်ကိုတလုံးပြီးတလုံးသေးတဲ့အထိပေးသွားမှာနော်အဲ့တော့ဒီဝိပဿိတ်တွေမတူဘူးလားကံကတမျိုးတည်းဆိုတော့ဒီဝိပသူရဲ့အကျိုးဝိပဿိတ်ကလည်းတမျိုးတည်းပေါ့ဗောနံပါတ်1မဟာဝိပဿိတ်ညာပဲဖြစ်မှာပေါ့ပထမဆုံးမဟာဝိပဿိတ်ကပရိသန်ဤကိစ္စဆောင်ရွက်တယ်ဒါကြောင့်သူပရိသန်ဤစိတ်လုံးနာမည်ပေးတယ်ဗျကြံတဲ့စိတ်တွေကအဲ့ဒါဘဝင်ကိစ္စဆောင်ရွက်သွားတယ်အသက်ရှင်အောင်ဆက်ပေးတာလीနော်အဲ့တော့သူတို့ဘဝင်စိတ်လို့ခေါ်လိုက်တယ်ဗျပြီးတော့သေတဲ့အခါနောက်ဆုံးဖြစ်တဲ့ဝိပဿိတ်ဖြစ်ပြီးနဲ့သေပြီးကိုဒါကြောင့် तू ကသေတဲ့ကိစ္စဆောင်ရွက်တယ်ဒါ तू ဘာဖြစ်ခေါ်လဲသုတိစိတ်တော့ဒီစိတ်ကတမျိုးတည်းပဲနော်တမျိုးတည်းပဲဒါပေမဲ့တစ်လုံးတည်းတော့မဟုတ်ဘူးနော်တစ်လုံးပြီးတစ်လုံးဖြစ်သွားတာအဲ့တော့နော်ဒီမဟာဝိပဿိတ်ဒီပဲမဟာပရိသန်ဒီကိစ္စဆောင်ရွက်တော့ပရိသန်ဒီစိတ်ဘဝင်ကိစ္စဆောင်ရွက်တော့ဘဝင်စိတ်သုတိကိစ္စဆောင်ရွက်တော့သုတိစိတ်လို့နာမည်ပေးလိုက်တယ်ဆရာတို့လူတွေနဲ့အတူတူပဲပေါ့ဗျာနော်ဆရာတက္ကသိုလ်မှာပါမောက္ခလုပ်နေတယ်ဆရာပါမောက္ခလို့ခေါ်တယ်ဆရာသာနာယဝန်ကြီးဌာနမှာအကြံပေးပညာရှင်ဆိုပညာရှင်လို့လည်းခေါ်လို့ရတာပေါ့ဗျာဆရာကဘီးဓမာဆရာသင်နေတော့ဘာခေါ်တော့အေးဘီးဓမာဆရာလို့ခေါ်တယ်ဗျာဆရာစာရီလည်းရေးတယ်ဆိုတော့ဆရာဘာလို့ခေါ်နိုင်နေလဲစာရေးဆရာလည်းခေါ်နိုင်နေဆရာစိုက်ကားနေရင်စိုက်ကားဆရာပေါ့ဗျာနော်ဒါကြောင့်ဆရာတို့ကလုပ်တဲ့လုပ်ပေါ်မှာခြေခံလို့နာမည်ပေးပေးသွားတဲ့အတိုင်းပဲဒီစိတ်တယ်လေဒီအတိုင်းပဲပရိသန်ဒီကိစ္စလုံးနေပရိသန်ဒီစိတ်သုတိကိစ္စဆောင်ရွက်နေသုတိစိတ်ဒီလိုနာမည်ပေးလိုက်တာပေါ့ဗျာဒါကြောင့် ဒီပရိသတ်နေပုံဝင်သုတိကိစ္စဆောင်ရွက်တဲ့စိတ်ဒီဟာတူတူပဲလို့၁၉ပါးရှိတယ်လို့သိပါပြီးတော့အဝိဇ္ဇံကအာယုံကိုဆင်ခြင်နှလုံးသွင်းတဲ့ကိစ္စဒီကိစ္စဆောင်ရွက်တဲ့အဝိဇ္ဇံ၅ပါးပဲနော်ပင်စဒွါရဝိဇ္ဇံမနောဒွါရဝိဇ္ဇံအဲ့တော့ဒီအဝိဇ္ဇံ၅ပါးပေါ့ဗျာအဲ့တော့ဒီအဝိဇ္ဇံ၅ပါးကကအာယုံထင်ရင်ဒီအာယုံကိုနော်လက်ဥဆုံးတွားပြီးတော့နော်အာယုံပြုမာကယူမာကဒီစိတ်ပဲရှားတို့ငါးဒွာရနော်ငါးဒွာရပင်စဒွာရလို့ခေါ်တယ်နော်အဲ့ဒီငါးဒွာရမှာအာယုံထင်ဘယ်သူကသွားစင်ရင်နှလုံးသွင်းမလဲပင်စဒွာရဝိဇ္ဇံမနောဒွာရမှာအာယုံထင်ရင်မနောဒွာရဝိဇ္ဇံဒါရောက်ဒီအဝိဇ္ဇံကိစ္စဆိုရင်တဲ့စိတ်ဒီဒါနှစ်ပါးရှိသည်ပင်စဒွာရဝိဇ္ဇံမနောဒွာရဝိဇ္ဇံဖြစ်ပါသည်ပေါ့ဗျာပြီးတော့ဒသနာမြင်သိတဲ့ကိစ္စဘယ်သူဆောင်ရွက်တို့စက္ခုဝိညာဉ်တွေမြင်သိစိတ်နှစ်ပါးနော်အာယုံကမကောင်းဘူးဆိုရင်တော့အာကုသလဝိပယ်စက္ခုဝိညာဉ်ဖြစ်မယ်အာယုံကောင်းတယ်ဆိုရင်တော့အာဟိကုသလဝိပယ်စက္ခုဝိညာဉ်ဖြစ်လိမ့်မယ်ဒီတိုင်းပဲကြားသိတဲ့ကိစ္စနားမှာအာယုံခြင်းကြားသိတဲ့ကိစ္စဘယ်သူဆောင်ရမလဲအဲ့ဒါနော်တာဝနာကိစ္စကြားသိတဲ့ကိစ္စသောတဝိညာဉ်တွေဂါယနာကိစ္စနံသိတဲ့ကိစ္စဌာနဝိညာဉ်တွေတာယနာစားသိတဲ့ကိစ္စဇေဝဝိညာဉ်တွေဖုဒနာထိတိတဲ့ကိစ္စကာယဝိညာဉ်တွေဒါကြောင့်ဒီကိစ္စတစ်ခုတစ်ခုစီဆောင်ရွက်တဲ့စိတ်ကနှစ်ပါးစီပေါ့ဗျာပြီးတော့တမရိဆိုင်အာယုန်လက်ခံတာเนาะဒီမြင်ပြီးရင်ဒါအာယုန်လက်ခံဖို့တမရိဆိုင်ကိစ္စဘယ်သူဆောင်ရွက်တို့တမရိဆိုင်တွေเนาะတမရိဆိုင်တွေတန်ဒီရဏအာယုန်စုံစမ်းတယ်ကောင်းမကောင်းစုံစမ်းတာတန်ဒီရဏစိတ်၃ပါးเนาะတန်ဒီရဏစိတ်၃ပါးအဲ့တော့အာယုံကမကောင်းတဲ့အာယုံဆိုရင်အကုသလဝိပယ်ဥပိ္ခာဏနာစိတ်ကနော်စုံစမ်းမှာပေါ့ပြီးတော့ကောင်းတဲ့အာယုံဆိုရင်ကုသလဝိပယ်ဥပိ္ခာဏနာနော်အာယုံကတောယုံတန်ယုံကောင်းရင်ဥပိ္ခာဏနာအာယုံကသိကောင်းတဲ့ခါကျတော့တောမနတတန်ယနာစိတ်နဲ့အဲ့ဒါစုံစမ်းနေဒါကြောင့်ဒီနာမည်တွေကသူတို့ဆောင်ရွက်တဲ့ကိစ္စနာမည်အတိုင်းပေးထားတာပဲတမရိဆိုင်အာယုံလက်ခံတဲ့ကိစ္စတန်ဒီရဏအာယုံစုံစမ်းတဲ့ကိစ္စဝုတ်ထောအဲ့ဒီဝုတ်ထောအာယုံကောင်းမကောင်းဆုံးဖြတ်တယ်ဘယ်သူဆောင်ရွက်တော့မနောဒွါရဝိဇံအဲ့တော့မနောဒွါရဝိဇံကသူကအရေးပါတယ်နော်အဲ့တော့မနောဒွါရမှာအာယုံချင်တာသွားဆင်ခြင်နှလုံးသွင်းတာလဲသူပဲလုပ်ပေးတယ်ပြီးတော့အာယုံကောင်းမကောင်းဆုံးဖြတ်တာလဲသူပဲဆုံးဖြတ်ပေးတယ်ကဲဒီအထိကရှားတို့မှတ်ရလွယ်ပါတယ်နော်ဒီအထိကတော့မှတ်ရတာမခက်ဘူးကဲအခုကြတော့ဇောနော်ဆုံးဖြတ်ပြီးရင်ဇောအယုံရတာခံစားပြီအဲ့ဒီဇောကိစ္စဆောင်ရွက်တဲ့စိတ်ကြီးကတော့55ပါးရှိတယ်ဗျာနော်အဲ့ဒီ55ပါးဆိုတော့မှတ်ရတော့နည်းနည်းလေးနည်းနည်းခက်တော့ပေါ့အဲ့တော့ဆရာတို့ဆောင်ရွက်တဲ့စိတ်ကြီးအတိုင်းဖတ်သွားရင်ဘယ်လိုဖတ်မလဲဇောကိစ္စဆောင်ရွက်တော့စိတ်များမှာအကုသိုလ်စိတ်12ပါးဟာတိတုပ္ပစိတ်2ပါးမာကုသိုလ်၈မာကရိယာ၈ပြီးတော့မေဂုတ်ကုသိုလ်ကိုမေဂုတ်ကရိယာကိုလောကုတ္တရာရှေပေါင်း55ပါးအဲ့တော့အဲ့ဒီတိုင်ကိုကသွားကြည့်ရင်ဘယ်မှမမိမလဲဗျာနော်ဘယ်မှမမိမလဲဒါနော်အဲ့တော့စိတ်တရားဘယ်တလို့သွားယူတာစိတ်ကအာလုံးရှုပ်ကုန်မှာပေါ့ဒါကြောင့်မှတ်ရလွယ်အောင်ဆရာတို့ကနော်တခါလေကြတော့ဆရာတို့တက္ကသိုလ်စာကြည့်တုန်းကလည်းအဲ့လိုလုပ်ပါတယ်အချက်လက်တွေများအဲ့ဒီအချက်လက်တွေအစလုံးကြီးယူပြီးတော့အဲ့ဒါကိုကကြ བྱ ာလေးလို့တီလိုက်တဲ့အခါကျရင်မမေ့ဘူးကြ။အဲ့တော့ဆရာစာမျက်နှာ86ဒုတိယပိုက်မှာပေးထားပါတယ်။နော်စာမျက်နှာ86ဒုတိယပိုက်ကအဲ့ဒီအပိုက်ကြီးသေးကနောက်ဆုံးဟွာကြပါပဲ။ဇောစိတ်55ပါးကိုကုကုကရိဖို့ဆောင်ဖို့ဖြစ်မှတ်ပါ။ပြီးပြီ။ကုကုကရိဖို့ပြီးပြီဗျာ။အဲ့ဒါဇောစိတ်55ပါးပဲ။နော်အေးသိကောင်းတော့ဗောဗျာ။ကဲဘယ်လိုလုပ်ရသလဲဆိုရင်အဲ့ဒါအဓိပ္ပာယ်ဖော်တရမှာပေါ့ကုကုလို့ပြောတော့တစ်ခုကအကုသို့တစ်ခုကကုသို့တို့လိုယူရပေါ့ဗျာအဲ့တော့အကုသို့စိတ်အကုန်ပဲဗျာ12ပါးနော်အကုသို့စိတ်12ပါးအကုန်ပဲကုသို့စိတ်လည်းအကုန်ယူတယ်ဗျာအခုဆရာတို့ဒီမှာမာကုသို့ရှစ်မယူထားဘူးလားပြီးတော့ဒီမှာမေကုကုသို့ကိုးလို့ယူထားတယ်ဗျာနော်ရှစ်နဲ့ကိုးပေါင်းတော့18ဖြစ်သွားပြီလောကုတ္တရာစိတ်10ပါးမှာလောကုတ္တရာကုသို့4ပါးပါပါတယ်နော်အဲ့ဒါဒီမှာအတူတူပဲဒါ20ကဘာရတော့ပေါ့နော်ဒါလေးပဲပြန်ကြည့်ကြည့်လိုက်ရတယ်ဒီမှာမာကုသို့ရှင်းဒါမဟေကုကုသို့ကိုရှင်းနေကိုပေါ့19လောကုတ္တရာကုသို့၄ ဒီမက်ဆေ့လေးပါလောကုတ္တရာကုသိုလ်လေးလို့ခေါ်တယ်ပေါင်းလိုက်တော့27မရဘူးလားအေးအဲ့ဒါပဲကုကုလို့ပြောလိုက်အဲ့ဒါမြင်နေရမှာနော်ကုသိုလ်စိတ်အကုသိုလ်စိတ်က12ပါးရှိတယ်ကုသိုလ်စိတ်ကနော်အချင်းရေတွဲအလုံးရေတွဲရင်22ပါးရှိတယ်12 27ဒါလေးတော့မှတ်ထား12 27ဆိုတော့33ရပြီနော်ပြီးတော့ကရိကဘယ်နှပါးရှိတော့ရှာတော့နော်ဒီကအာဟိကရိယာ3ပါးမာကရိယာ10ပါးဆိုတော့အလုံး12ပါးပေါ့မေဂုကရိယာကိုပေါင်းလိုက်တော့20အဲ့ဒီ20မှာတော့နော်ဒီချွင်းချက်ကလေးတစ်ခုတော့ဖြစ်ရတယ်။ဘာချွင်းချက်လဲဆိုရင်အဝိဇ္ဇာ2ပါးမပါဘူး။နော်အဝိဇ္ဇာ2ပါးဒီဇောကိစ္စမဆောင်ရက်ပါ။ဒါကြောင့်အဲ့ဒီအဝိဇ္ဇာ2ပါးကိုဖယ်လိုက်တယ်ဆိုရင်18မကြံဘူးလား။18ကြံတော့ဂုံက33ခဒဆေဆရာပြန်ပြောပါမယ်။နော်ကုကုကရိဖို့မှာအကုသိုလ်က12ကုသိုလ်က27ပေါင်းလိုက်တော့33ကရိယာစိတ်20ထဲကတော့အဝိဇ္ဇာ2ပါးတော့ကျင်ပြရမယ်အဲ့တော့18ပါးရတယ်ဆိုတော့33နဲ့18ပေါင်းလိုက်တော့51ပြီးတော့ဖူ4ပါးထည့်လိုက်တော့အာလုံး55ပါးပဲဖြစ်ပါတယ်เนาะအဲ့တော့ဇောစိတ်ဆိုရင်ကုကုကရိဖို့ကိုမှတ်တိုင်းဒီဇောစိတ်55ပါးပေါ်ပြပါအစဉ်ကိုရေးချလိုက်လို့ရတာပေါ့ဗျာ။နော်ဒါလေးပဲရေးဖို့လို့တယ်အကုသိုလ်စိတ်12ကုသိုလ်စိတ်22ပါ။နော်အဝိဇ္ဇာ2ပါးချင်းကရိယာစိတ်18ပါ။ပြီးတော့ဖူစိတ်4ပါ။ပြီးဒါပဲဒါမမိတော့ဘူးဒါမိကုန်မမိ။ကဲနောက်တစ်ခုအဲဒီဇောစိတ်55ပါးအနဲ့နော်ဒီကာမစိတ်ထဲကဇောစိတ်ကြီးကိုကာမဇောလို့ခေါ်တယ်အဲ့တော့ဒီထိကကာမစိတ်နော်ကာမစိတ်54ပါးကဲအဲ့ဒီကာမစိတ်54ပါးထဲကဇောစိတ်တရားဘာတွေလဲရှာလို့ကြည့်လိုက်ဒီ3ခုပါပဲကဲဘာတို့အကုသိုလ်စိတ်12ပါးနော်ပြီးတော့ဟာတိတုပ္ပစိတ်2ပါးမာကုသိုလ်ရှင်းမာကရိယာရှင်းဒါပဲ1နဲ့16ပေါင်း19အကုသိုလ်12နဲ့ပေါင်းတော့29အဲ့ဒါကာမဇောဘယ်နှပါးရှိတလဲဆိုရင်29ပါးရှိပါသည်နော်ဘာတွေလဲဆိုရင်ခွန်ကပြောတဲ့အတိုင်းပြောနိုင်ရမယ်နော်အဲ့တော့ကာမဇော29ဆိုတာအကုသိုလ်ဇော12ဟာတိတုပ္ပစိတ်7မာကုသိုလ်ရှင်းမာကရိယာရှင်း29ရပြီပြီးတော့ကျန်တဲ့ဇောစိတ်26ပါးအဲ့ဒါကမက်ဇောဖူဇောနော်ဇန်ဇောတွေအဲ့တော့ဆရာတို့ကြည့်လိုက်ရင်ဒီမှာဒါဆိုရင်မေဂုကုသိုလ်ကိုမေဂုကရိယာကိုဆိုတော့မေဂုစိတ်တွေဆိုဇန်စိတ်တွေကြီးပဲပေါ့ဗျာပြီးတော့ဒီလောကုတ္တရာစိတ်10ပါးဆိုတာကမက်4ပါးဒီမှာဒီကမက်4ပါးဖို4ပါးပဲဒါကြောင့်အဲ့ဒီကနော်ဆရာတို့ဒီမှာဒါ18နဲ့10ပေါင်းတော့26မရဘူးလားအေးအဲ့ဒါကြတော့မေဂုစိတ်လောကုတ္တရာစိတ်ဆိုတော့သူတို့ကအပနာဇောလို့နာမည်ပေးတယ်အဲ့ဒါကိုစာမျက်နှာ86အလယ်မှာဖော်ပြထားပါတယ်။နော်စာမျက်နှာ86အလယ်မှာကြည့်လိုက်ရင်ကာမဇော29အပနာဇော26အဲ့တော့အပနာဆိုတာဇံမဲ့ဖူကိုနော်ပြောတယ်လို့ဒါလို့သိပါ။အဲ့တော့အာယုံမှာစိတ်ညှုပ်ဝင်နေတာကိုဒါအပနာလို့ခေါ်တယ်။အင်္ဂလိပ်လိုကြတာ absorption လို့ဆရာတို့သုံးတာ။နော် absorption အဲ့တော့ your mind is absorbed နော်တခါ remains absorbedon the meditation object body no di ko a ehri bhavana ayo ma sait myauk win ni da er apana zo lo kho lai de ehri apana zo ga sia ro zan ya de kha ma zan zo phit ma no me ya de kha ma me zo phit me phu ya ro ma phu zo phit de bya da zan me phu ya ma apana zo phit de jian ne a chei ma di ayo ni no sia ro tui lo di ayo ni a ya da khan sa ni de kha er a kama zo ne be khan sa da နော်ဒါတော့တို့ကနှစ်မျိုးခွဲလိုက်တာအဲ့တော့ဆရာတို့ကကောင်းကအာယုံမျိုးမျိုးနော်ခံစားနေတဲ့အခါမှာဘာဇောဖြစ်တယ်လဲဆိုရင်ကာမဇောပဲကာမဇော29ပဲနော်ကာမဇော29လို့ဆရာတို့ပြောလိုက်တာလေဒါဖြစ်နိုင်တဲ့ဇောစိတ်အလုံးကိုဆရာတို့ပြောတာနော်ကဲကောင်းပြီဆရာတို့ဒီဇာတ်ကိုလည်းထပ်ဆက်ပါမယ်ဇောဖြစ်ပြီးတဲ့နောက်ဇောနောက်ကိုနော်တရားယုံစိတ်ကလိုက်ပါတယ်အဲ့ဒီတရားယုံကဇောယူတဲ့အာယုံပဲပြန်ယူပြီးတော့အာယုံအရသာဆက်ခံစားတဲ့စိတ်ပါအဲ့တော့တရားယုံကိစ္စဆောင်ရွက်တာကတန်တီနာစိတ်3ပါးနဲ့မဟာဝိပဿစိတ်10ပါးဖြစ်ပါတယ်17ပါးနော်ဒါလောက်ဆိုရင်လည်းမှတ်ပြီးမှတ်ဖို့တော့ရပါပြီ ကဲအဲ့ဒါဆရာတို့စိတ်เนาะကိစ္စအသီးသီးဆောင်ရွက်သွားတဲ့စိတ်တွေအခုဆရာတို့ဖော်ပြသွားပြီးပါပြီအဲ့တော့စိတ်အာလုံးပါသွားတယ်ဗျာဒီကိစ္စဆောင်ရွက်တဲ့အချိန်မှာအဲ့တော့ကိစ္စမဆောင်ရွက်တဲ့စိတ်မရှိဘူးလေဗျာเนาะအဲ့တော့စိတ်လောကမှာအချောင်ခိုပြီးတော့ရေးသားခိုဆိုတော့နေတဲ့เนาะဒါစိတ်တွေတကူမှမရှိဘူးအာလုံးလှုပ်လှုပ်ကြတယ်ဗျာကဲအဲ့တော့ဆရာတို့အဲ့လိုပြောပြီးတော့ဒီမှာစရင်ကောက်တယ်ကိစ္စတစ်ခုတည်းဆောင်ရွက်ရင်ဒီမှာတက်လို့ဆရာတို့ရေးတယ်အဲ့တော့ဆရာတို့ဇောစိတ်55အောက်မှာဆိုရင်တက်တက်ကြီးပဲဆရာတို့ရေးတာတွေ့လိမ့်မယ်ဆိုလိုတာဇောစိတ်55ပါသည်အဲ့ဒီဇောကိစ္စတစ်ခုတည်းပဲဆောင်ရွက်တယ်ဥမာဒီကနော်မြင်သိစိတ်နှစ်ပါးကလည်းမြင်သိတဲ့ကိစ္စတစ်ခုပဲဆောင်ရွက်တယ်ကြားသိစိတ်နှစ်ပါးကလည်းကြားသိတဲ့ကိစ္စတစ်ခုပဲဆောင်ရွက်တယ်ဒါကြောင့်ဒွေပင်စဝိညာဉ်တစ်ဆယ်ကလည်းကိစ္စတစ်ခုစီပဲဆောင်ရွက်တယ်။ဟောကိစ္စ၅ခုဆောင်ရွက်ရင်ဆရာတို့၅လို့ရေးတယ်ဗျာ။နော်အဲ့ဒါလို့စည်ရင်ကောက်ပြီးတော့ဒါကိုစစ်တမ်းလုတ်ခိုင်းပါတယ်။ကဲလုတ်ကြည့်စမ်းပါ။ကိစ္စတစ်ခုတည်းဆောင်ရွက်တဲ့စိတ်ဘယ်နှပါးရှိတယ်လဲတဲ့။68ပါးတယ်ဗျာ။ကဲအဲ့ဒီ68ပါးဘာတွေလဲပြောနိုင်ရမယ်။စာမေးပွဲမှာအဲ့ဒါတွေကောက်ကောက်မေးတယ်ဗျာ။အဲ့တော့မီးတော့ဒါရီရောကသိထားရမယ်သဘောပေါက်တယ်။ကဲအဲ့တော့68ထဲကဘုန်းကရှာသူပြောပြီးပြီ။ဇောစိတ်55ပါးရေဒွေပင်စဝိညာဉ်30ရေဆိုတော့30နဲ့55ပေါင်းတော့65မရဘူးလား။68ပြည့်ဖို့3ခုပဲလိုတယ်ဗျာ။အဲ့ဒီ3ခုကမနောဓာတ်3ပါးပဲတယ်ဗျာ။နော်မနောဓာတ်3ပါးမြည်ရတာကတံပရိဆိုင်စိတ်2ပါးနဲ့ပင်စဒွါရဝိဇ္ဇံ။အဲ့တော့ဒါကိုတစ်တစ်လို့ပြထားတာ။အဲ့တော့ပေါင်းလိုက်68ရသွားပြီ။ကိစ္စနှစ်ခုဆောင်ရွက်တဲ့စိတ်နှစ်ပါးရှိသည်ဆိုတော့ဘယ်သူလဲ။အဲ့တော့ဒီမှာကိစ္စနှစ်ခုနှစ်ခုဇာတို့စိတ်နှစ်ခုပြထားပါလေ။ကဲတခုကဘယ်သူတို့။သောမနတတန္တိရဏစေဘာကိစ္စဆောင်ရွက်တို့။ကဲသူဆောင်ရွက်တဲ့ကိစ္စသူ့တည်းတည်းစင်မော်ဗျာ။တန္တိရဏအာယုံစုံစမ်းတဲ့ကိစ္စတရားယုံအာယုံအရသာဆက်ခံစားတဲ့ကိစ္စကိစ္စနှစ်ခုဆောင်ရွက်တဲ့နောက်တစ်ခုကတော့မနောဒွါရဝိဇ္ဇံဘာကိစ္စဆောင်ရွက်တုံးအာဝိဇ္ဇံအာယုံစင်ញံနှလုံးသွင်းတယ်ဝုထောအာယုံကောင်းမကောင်းဆုံးဖြတ်တယ်ကိစ္စသုံးခုဆောင်ရွက်တဲ့စိတ်၉ပါးဒါလည်း၃ခုလို့ဒီမှာပြထားတယ်အဲ့ဒီ၉သည်မဟကုဝိပက်၉ပါးဖြစ်ပါတယ်ကိစ္စသုံးပါးပါတော့အဲ့တော့ဒီမှာသူဆောင်ရွက်တဲ့ကိစ္စဒါပဲကဲလက်ဝဲပဲလာလိုက်ပရိသန္ဓေကိစ္စပဝင်ကိစ္စသုတိကိစ္စဒါကိစ္စသုံးခုဆောင်ရွက်တဲ့စိတ်ကိုယ်ပါရှိပါသည်ကိစ္စ၄ခုဆောင်ရွက်တဲ့စိတ်၈ပါးဘုရူတို့ဒါ၄ရှစ်မဟာဝိပဿနာ၈ပါးပဲကဲဘာကိစ္စတွေဆောင်ရွက်တော့ကဲဒီကနေ့ဒီမှာပြန်လာရင်ပရိသန္ဓေပဝင်သုတိပြီးတော့တရားယုံကိစ္စ၄ခုဆောင်ရွက်ပါတယ်ကိစ္စ၅ခုဆောင်ရွက်တဲ့စိတ်၂ပါးကတော့ဒီကိစ္စ၅ခုဆောင်ရွက်တဲ့စိတ်၂ပါးဥပိ္ခာတဏိနာစိတ်၂ပါးဘာကိစ္စတွေတော့ပရိသန္ဓေပဝင်သုတိတန္တိရဏပြီးတော့တရားယုံဒါဆိုရင်ဒီကိစ္စဇေယျပြီးသွားပါပြီเนาะအဲ့ဒါလေးတော့နည်းနည်းကြည်ရမယ်เนาะเนาะအခုတော့ဆရာတို့နားလည်အောင်ရှင်းထားပြီမယ်ကွာပြန်ပြန်သုံးပါဆရာတို့ကเนาะပြောအဘိဓမ္မာကဆရာတို့ကเนาะရှိရှိပိုင်းကသိပြီးတဲ့ဟာတွေကိုဒါကိုပဲနောက်နောက်ဒီမှာဒါတွေကပြန်ပြန်ပြီးတော့သုံးသုံးတော့ကိုမှတ်မိအောင်တော့လုပ်ထားရတာနော်ဆရာလည်းပြန်ပြန်တော့တတ်နိုင်တော့တော့ဘီရှင်တော့ဆရာလှုပ်လှုပ်ပြီးသွားတာပဲအဲ့တော့ကိုကိုတိုင်းလည်းပြန်ပြန်ကြည့်မှနော်ကြည့်ပြီးမှပြီးတော့စာမျက်နှာ89အောက်ခြေကကိစ္စဆောင်ရွက်ရန်ဌာနများဆိုတာလေးလေနည်းနည်းသိအောင်ပေါ့ဗျာဒါအဘိဓမ္မာသင်နေဆိုတော့နော်ဒီအဘိဓမ္မာနဲ့ပတ်သက်တဲ့ဟာလေးအဲ့တော့ तू ကဒီမှာရေးပြထားတယ်လူတို့ရဲ့အမှုလုပ်ငန်းကိုကိစ္စလို့ခေါ်ပြီးတော့တဲ့အဲ့ဒီလုပ်ငန်းပြုတ်လို့ရအလုပ်ယုံကိုဌာနလို့ခေါ်တယ်တဲ့ဒီလိုဆိုရင်စိတ်တွေကလည်းเนาะအမှုလုပ်ငန်းလုပ်တယ်ဆိုတော့အဲဒီစိတ်တွေအမှုလုပ်တဲ့နေရာဌာနကဘယ်ဟာလဲတဲ့အဲ့ဒါသူကမေးတာเนาะဆရာတို့ကဈေးအောင်ဖို့ဆိုရင်ဈေးဆိုင်လိုမဲเนาะဆရာတို့ကဟိုမှာဈေးကူဖို့ဆိုရင်ဈေးခန်းလိုမဲဒီလိုဆိုရင်ဒီစိတ်ကလည်းသူကကိစ္စဆောင်ရွက်တယ်ဆိုရင်ဘယ်နေရာဆောင်ရွက်တယ်လဲဟောအဲ့ဒါမေးတော့သူအဖြေကပါတော့ထိုးเนาะအဲ့ဒီစိတ်တို့ဤအမှုလုပ်ငန်းကိုကိစ္စဟုခေါ်ပြီးသူကိစ္စပြုတ်လို့ရစိတ်အထေကိုဒရက်ကိုဌာနလို့ခေါ်တယ်တဲ့အဲ့ဒါစိတ်ရဲ့ဒီအထေကိုဒရက်ကိုပဲဌာနလို့မှတ်လိုက်ပါတဲ့ဒါကြောင့်စာမျက်နှာ88မှာ ပဋိသန္ဓေဌာနဆိုရင်အဲ့ဒါပဋိသန္ဓေကိစ္စဆောင်ရတဲ့ဌာနပဲအဲ့ဒီပဋိသန္ဓေဌာနကဘာလဲဘယ်မှာလဲလို့မေးရင်ဘာဖြေရမလဲပရိသန္ဓေကိစ္စဆောင်ရွက်တဲ့ပရိသန္ဓေစိတ်19ပါးပါပဲဒါစိတ်အခြေကိုဓာတ်ပဲယူပါဆိုတော့အလားတူပဲဘဝင်ဌာနဘဝင်စိတ်19ပါးအဝိဇ္ဇံဌာနအဝိဇ္ဇံစိတ်9ပါးပင်စဝိညာဉ်ဌာနအဲ့ဒါပင်စဆိုတာ9ပါးနော်အဲ့တော့ကိစ္စ9ခုဘယ်ကိစ္စတုံးဆိုရင်ဒီကိစ္စ9ခုကိုပြောတာဒသနာတာဝနာဂာယနာသာနာဖုဒနာနော်မြင်တိကိစ္စကြာတိကိစ္စနာတိကိစ္စသာတိကိစ္စထိတိကိစ္စဒီကိစ္စ၅ခုကိုဌာနတစ်ခုတည်းမှာဆောင်ရွက်တယ်တဲ့အဲ့ဒီဌာနကတော့ပင်စဝိညာဉ်ဌာနလို့နာမည်ပေးလိုက်ပါတယ်ဒါကြောင့်ပင်စဝိညာဉ်ဌာနဒီဘာဖြစ်မလဲဒွေပင်စဝိညာဉ်၁၀ပါးပေါ့အဲ့ဒီကိစ္စဆောင်ရွက်တဲ့ဒီစိတ်၁၀ပါးဒွေပင်စဝိညာဉ်၁၀ပါးပြီးတော့ဘုတ်ဒီဇာတို့တံပရိဆိုင်ဌာနဒီတံပရိဆိုင်ဒွေပဲတန္တိရဏဌာနတိုင်းနာစိတ်သုံးပါဝုတ်ထောဌာနဝုတ်ထောကိစ္စဆောင်ရွက်တဲ့မနောဒွါရဝိဇ္ဇံဇောဌာနဇောစိတ်55ပါးတရားယုံဌာနတရားယုံစိတ်17ပါးသုတိဌာနသုတိကိစ္စဆောင်ရွက်တဲ့သုတိစိတ်19ပါးပါပဲကဲဒီလောက်ဆိုရင်တော့နော်ဌာနပြီးသွားပါလေကဲဒီဇာတော့ပြီးသွားပြီနော်ဒီဇာတော့နည်းနည်းအရေးကြီးတယ်နော်နောက်ပြန်ပြန်လာမယ်ကဲနောက်ကြံတော့မခက်ဘူးနော်နောက်ကောင်းစဉ်ကဒွာရတင်ကဟဆိုရင်ဒွာရကပါတော့ဆရာတို့တကားပေါက်ကိုဒွာရလို့ခေါ်တာအဲ့တော့ဆရာတို့မှာဒွာရ6ခုရှိတယ်ဒီအဲ့ဒီ6ခုဒီမှာပြတာပဲနော်အာယုံဝင်ရောက်တဲ့တကားပေါက်ကိုဒွာရလို့ခေါ်ပြီးတော့အဲ့ဒီဒွာရပေါ်အခြေခံပြီးတော့စိတ်စိတ်သိတ်တွေကိုဆရာတို့ရည်တွက်မှာတဲ့ကဲနော်စက္ခုဒွာရအဲ့တော့လွယ်လွယ်ပြောရင်မျက်စိတကားပေါက်ပေါ့နော်မျက်စိတကားပေါ့စက္ခုဆိုတာမျက်စိဒွာရကတကားအစင်းအာယုံဝင်ရောက်တဲ့မျက်စိအကြည်ဓာတ်တဲ့အဲ့တော့မျက်စိအကြည်ဓာတ်ကိုပါဠိလိုစက္ခုပတာဒလို့ခေါ်တယ်ဗျာနော်အဲ့တော့စက္ခုကတော့မျက်စိပဲအဲ့ဒါတော့သိနော်စက္ခုဆိုတာမျက်စိပတာဒဆိုတာကြည်တဲ့ရုပ်ကြည်တဲ့ရုပ်ကိုအဲ့ဒါစက္ခုနော်စက္ခုပတာဒမျက်စိမှာကြည်တဲ့ရုပ်အဲ့တော့ဘယ်ရုပ်လဲလို့မင်းရင်ဆရာတို့မျက်စိတငယ်နော်မျက်နဲ့ဝမ်းမှာအဲ့တော့မှကြည်တဲ့ရုပ်မရှိဘူးလားအဲ့ဒီမှာပုံရိပ်တွေထင်တယ်ဗျာနော်ဆရာတို့အဲ့ဒီကြည်တဲ့ရုပ်မှာပုံရိပ်ထင်တယ်အဲ့ဒီကြည်တဲ့ရုပ်သက္ခုပတာဒဒီပင်မျက်စိတကားပေါက်ဖြစ်ပါတယ်တဲ့ဒါကြောင့်ဆရာတို့သက္ခုဒွါရဆိုတာဘာလဲတရားကိုကောက်ပါလို့တလူသူပြောရင်တရားကိုဆိုရင်လိုရင်းတရားကိုတရားကိုလို့ပြောတာနော်အဲ့ဒီလိုရင်းတရားကိုဆိုတာလေပရမတ်တရားကိုပြရတယ်ပါရမတ်တရားမှာတကယ်ရှိတရားကိုတော့မျက်စိလို့ပြောလိုက်ရင်ဆရာတို့မျက်စိတစ်လုံးလုံးယူနေတာကိုဒီမျက်စိတစ်လုံးလုံးကမြင်တာမဟုတ်ဘူးအဲ့တော့အာယုံထင်တာကတော့အဲ့ဒီသက္ခုပတာဒရုပ်ပဲဒါကြောင့်သက္ခုပတာဒဒီပင်သက္ခုဒွာရတလို့ကောက်ရတယ်ကဲဒါရရင်အောက်ကဒီတိုင်းပဲဗျာတောဒဒွာရဆိုရင်တောဒကနာနော်နာတကားပေါက်ဆိုတော့ဘာလို့ဖြစ်မလဲအတန်အာယုံဝင်ရောက်ရာနာအချီတာသောတပတာဒအဲ့ဒါဆရာတို့ကနော်ဒီဟိုသိပညာရဆိုရင်ဆရာတို့နော်ဒီနာကသူတို့ကဒီနာစီဆိုတာဓမ္မောဗျာနော်စီဆိုတော့အဲ့ဒီစီမှာဒီအတန်လှိုင်းကလာတိုက်ရင်ဒီစီကတုန်ခါတယ် vibration မော်ဗျာဒီ vibration နဲ့ဆရာတို့အတန်ကိုဖော်တာဒါကတော့သိပ္ပံနည်းနဲ့သူတို့ကဒီလောက်ထိမြင်တာလို့ဖះပြောတာမဟုတ်ဘူးအဲ့ဒီနာစီမှာအချီယုတ်ရှိသေးတယ်နော်အဲ့ဒီအချီယုတ်အဲ့ဒါသောတပတာဒလို့ခေါ်တယ်အဲ့ဒီသောတပတာဒအတန်ကို sensitive ဖြစ်တာနော်အတန်ကတွားပြီးတော့အဲ့ဒါသူ့မှာတွားပြီးတော့တိတာသူကနေပြီးတော့မှအတန်ကိုဖော်ပေးတာအလားတူပဲဂါဏ द्वारा နော်အဲ့ဒီရှားတို့ဒီနှာခေါင်းတကားကဘုသူတို့အနအာယုံဝင်ရောက်ရာနှာအချီတာဂါဏပတာဒဇိမ်ဝါ द्वारा ရှားတကားပေါ့အရသာအာယုံဝင်ရပြရှာအကြည်ဓာဇိန်ဝါပတာဒအဲ့တော့ပတာဒရုပ်တည်ကြီးပဲကာယ द्वारा အထီးတွေ့အာယုံဝင်ရောက်ရာကိုအကြည်ဓာကာယပတာဒအဲ့တော့ဆရာတို့ရုပ်ပိုင်းတင်တဲ့ခါကျရင်နော်ဒီပတာဒရုပ်ကြီးကိုနည်းနည်းအသေးစိတ်ပြန်ပြီးတော့ပြောပါတယ်နော်ဆရာတို့မှာကာယပတာဒဆိုရင်အဲ့ဒီ ရှာတို့ထိရင်သိနိုင်တဲ့နေရာတိုင်းမှာကာယပဓာရရှိတယ်ဗျာနော်ရှာတို့ဒီကအပြင်မှာတော့အကြီးပြားပေါ့အဲ့ဒီအကြီးပြားအတွင်းသားလေးလောက်မှာနော်အဲ့ဒီကာယပဓာရရှိတယ်တရားအားထုတ်ရင်အဲ့ဒီပဓာရရုပ်ကြီးကြီးနေတဲ့ရုပ်တွေအနေနဲ့မြင်တယ်ဗျာကြီးတဲ့ရုပ်တွေအနေနဲ့မြင်တာဒီပဓာရရုပ်ကြီးနော်ကြည်တဲ့ရုပ်တွေအနေနဲ့မြင်လို့ဖရာကအကြည်ယုတ်ပတာရယုတ်ကိုခေါ်လိုက်တယ်။မျက်စိမှာရှိတဲ့ကြည်ယုတ်စဉ်သကုပတာရနားမှာရှိတဲ့ကြည်ယုတ်သောတာပတာရဂာဏပတာရဇိမ်ဝပတာရကာယပတာရအဲ့ဒါပဲဒီတကား၅ပေါက်ကနော်ဒီတကား၅ပေါက်ရဲ့တရားကိုယူရင်အဲ့ဒီပတာရယုတ်၅ပါးပဲနော်ဒါကြီးနေတာအဲ့ဒီကြည်တဲ့ရုပ်တွေကိုမျက်စိနဲ့မမြင်နိုင်ဘူးတဲ့ဗျာဆရာတို့လာလိုက်မယ်နော်မျက်စိနဲ့မမြင်နိုင်ဘူးမမြင်နိုင်တဲ့အတွက်မိုက်ခရိုစကုပ်နဲ့ကြည့်လည်းမမြင်ဘူးနော်အဲ့တော့သိပ္ပံပညာရှင်တွေကတော့အဲ့ဒီကြည်နေတဲ့ရုပ်နေနဲ့တို့မြင်မှာမဟုတ်ဘူးအဲ့တော့တို့ကအာယုံကျော်အာယုံကျော်ရဲ့အဖူးတွေတို့ကတို့ယူလိုက်တာပေါ့လေအဲ့တော့တို့ကအာယုံကျော်အဖူးနေနဲ့မြင်တော့ဒါတို့ကနော်ဒါကဒွါရပဲတို့ပြောလဲဒါလည်းတို့နီးနေတို့ကမှန်တာပဲပေါ့ဖခင်ကလည်းအကြည်ရုပ်နေနဲ့သူမြင်တော့အကြည်ရုပ်အနေနဲ့သူလည်းမှန်တာပေါ့ဗျာအဲ့တော့နော်ဆရာတို့ကမျက်စိကမ်းတဲ့လူဟာနော်မျက်စိကမ်းနဲ့အဲ့ဒီအကြည်ယုတ်အားလုံးကကံကဖြစ်စေတဲ့ယုတ်ကြီးဗျကံကဖြစ်စေတဲ့ယုတ်ကြီးနော်သူများအသက်သူများရဲ့မျက်စိကိုကသွားပြီးတော့နော်ထိုးပေါက်ထားတဲ့လူတွေဟောဒီဘဝမှာအဲ့ဒီကံကျိုးပြီးတော့မှလူလာဖြစ်ပေမဲ့အဲ့ဒီကံကအတော့အကျိုးတက်ရောက်မှုကလည်းပါလာတယ်ဆိုရင်သကုပ္ပတာရမပါနော်ကံကသကုပ္ပတာရကိုမဖြစ်စေနိုင်ဘူးဗျသကုပ္ပတာရမရှိရင်အဲ့ဒါမျက်စိကမ်းဘယ်လိုပဲကုလို့မရတော့နော်ပတာရယုတ်မှမရှိပဲအဲ့ဒီပတာရယုတ်ကနော်ဘုရားကဟောလိုက်တာခွန်းတော်လွားရှိတယ်ဗျာဒါကြောင့်ဆရာတို့ကတိမ်ဖြစ်ရင်တဖွာခွာလိုက်လို့ရတယ်နောက်ထပ်တိမ်ဖြစ်နောက်ထပ်ခွာလို့ရတယ်အဲ့တော့နော်ဘုရားဟောတာလည်းအမှန်ကောက်ပါတယ်နော်တော့ဆရာတို့သိလိုက်ရင်ဒါဆရာမြင်တာဆေးပညာရှင်တွေအဘိဓမ္မာနော်တက်ဖို့ကောင်းတာဘာဖြစ်ပေါင်းပြီးတော့ဒါအသုံးချတော့လို့သိကောင်းတာအခုခါမှာကြာရင်ဒါတချို့နော်ဆရာဝန်တွေတိနေပါပြီသူတို့ကဒီစိတ်ယောဂါတွေခုပေါ်အကောင်းဆုံးမက်ဒီတေးရှင်းပဲနော်သူတို့ကတိနေပြီအဲ့တော့မက်ဒီတေးရှင်းရဲ့ effect နော်ဘလို့ကြောက်ဘလို့တက်ရောက်တယ်ဆိုရင်သူတို့ကနားမလည်ဘူးပေါ့လေဒါကိုအသုံးချလိုက်တော့ဒါနော်ဆရာတို့လည်းစိတ်မီတို့တွေတာကတို့ရေးတယ်စိတ်မီတို့တွေပေါ့ဗျာအဲ့တော့ဒါလေးကကောင်းတယ်ဆိုတော့လေအဲ့တော့သုံးကြည့်လိုက်တော့လေတဲ့တော်တော်ဟန်ကြတယ်ပေါ့လေကဲကောင်းပြီဆရာတို့ပတာရယုတ်၅ပါးသည်ဒွါရ၅ပါးပါနော်မစ္စည်းနာနာရှာကိုဒီပတာရယုတ်၅ပါးပဲကဲနံပါတ်6မနောဒွါရကြတော့စိတ်ကိုအာယုံစသည်အာယုံ6ပါးဝင်ရောက်ရာစိတ်တကားပေါ့တဲ့မနောဆိုတာစိတ်ကိုမှတ်ပါနော်မနောမနအဲ့ဒါစိတ်ကိုပြောတာပဲအဲ့တော့မနောဒွါရဆိုရင်စိတ်တကားပေါ့အဲ့ဒီစိတ်တကားပေါ့ပဲတရားကိုကဘာလဲလို့မေးရင်အဲ့ဒါဘဝင်စိတ်ပဲနော်ဆရာတို့ရဲ့ဘဝင်စိတ်ပဲအဲ့တော့ဒီဘဝင်ကိစ္စဆောင်ရတဲ့ဘဝင်စိတ်နော်စောစောကဆရာတို့အဲ့ဒီဘဝင်စိတ်ဒီဘဝင်စိတ်ကနော်ဒီမှာကုန်းကဒီအကွာဒွါရတင်ခါဆရာတို့လောက်တာဒီဘဝင်ကိစ္စဆောင်ရတဲ့ဘဝင်စိတ်အဲ့တော့ဆရာတို့ကဘာအယုံမသိတဲ့ခါဘဝင်စိတ်ကြီးပဲဖြစ်နေတာပဲနော်ဆရာတို့အိပ်ပျော်နေတဲ့ခါလည်းဘဝင်စိတ်ဖြစ်နေတာပဲဒါတော့မိုးကုတ်ဆရာတော်ကဘဝင်စိတ်ကိုအင်ရှင်စိတ်လို့ခေါ်တယ်ဗျာနော်ဘဝင်စိတ်ကအင်ရှင်စိတ်ပဲသူအမြဲဖြစ်နေတာအဲ့တော့အာယုံတွေဝင်လာအဲ့တော့ဆရာတို့စိတ်ကူးအာယုံတွေကအဲ့ဒီမနောဒွါရမှာထင်တာတဲ့ဗျာစိတ်ကူးအာယုံစရိယာအဲ့ဒီမနောဒွါရအဲ့တော့ဒီမှာသူရေးထားတာစိတ်ကူးအာယုံစသည့်အာယုံ၆ပါးဆုံးဒီမှာထင်တယ်ဗျာနော်အာယုံတစ်မျိုးတည်းမဟုတ်ဘူးအာယုံအလုံးကိုအဲ့ဒါစိတ်တကားပေါင်းမှာထင်နိုင်တယ်ဗျာကဲဆရာတို့ဒွါရ၆ပါးပြောပြီးတော့ဒွါရအတီးပြီးမှဖြစ်နိုင်တဲ့စိတ်များဒါလေးတော့ဆရာတို့ဆက်လိုက်ကြအောင်နော်အဲ့တော့နံပါတ်1ကိုပဲသွားလိုက်ပါသက္ခုဒွါရ၌ဖြစ်နိုင်သောစိတ်46ပါးကဲဘာစိတ်တွေလဲပင်စဒွါရဝိဇန်1သက္ခုဝိညာဉ်2တံမရိဆိုင်2တံတိရဏ3ဝုထောခောမနောဒွါရဝိဇန်1ကာမဇော29တတယုံ8ကဲစာမီးပွဲမှာအဲ့ဒါမိမိတတ်တာနော်စကုဒွါရမှာဖြစ်နိုင်တဲ့စိတ်ညီမျှရှိသနည်းဖော်ပြပါဒါလေးစိတ်၆ပါးရှိသည်ဒါရည်ပြအမှာစိတ်တဲ့ဒွါရသူပြောနိုင်တာပေါ့ဗျာနော်မနောဒွါရမှာဖြစ်နိုင်တဲ့စိတ်ဘယ်လောက်ရှိသလဲဖော်ပြပါစတဲ့ပြီသူမေးမယ် မိမယ်ဆိုရင်ဂျာတို့ကနော်ဓာရီလိုက်ကြက်မယ်ဆိုရင်ဟာနော်ကွာ3ဆီလုံးချင်ဒါ3လုံးချက်ရမှာကို3လုံးသွားချက်တယ်ဆိုတော့ရောကုန်မှာပဲမမိမှာဒါကြောင့်ဂျာတို့ကညံပါရင်မချက်ရဘူးဗျာမချက်ရပဲနဲ့ရတာနော်အဲ့တော့ဆရာမမိတယ်ဆရာအဲ့ဒီဗိဓမာဖြည့်စင်တော့ကနော်ဆရာတို့ကအသက်46နှစ်ကြာမှာဗိဓမာသင်ခွင့်ရတယ်ဗျာနော်စောစောကအဘိဓမ္မာသင်ရကောင်းမှမသိပါဘူးနော်ဆရာတို့နိုင်ငံတော်အစိုးရကတော့ဒါကဆရာတော်ဘုရားကြီးရဲ့တိုက်တွန်းချက်လမ်းညွှန်ချက်လည်းပါပါတယ်ဒီအဘိဓမ္မာကလူအလုံးသိသိတဲ့အတွက်ကြောင့်နော်လူတွေလိလာလိုက်စားအောင်ဆိုပြီးတော့နော်သာသနာဦးစီးဌာနကအဘိဓမ္မာစာမေးပွဲနှစ်တိုင်းကျင်းပပေးပါတယ်ဒီဇင်ဘာ21 22 23အဲ့ဒီလောက်မှာပတ်ဝန်းကျင်မှာခရစ်စမတ်မတိုင်ခင်လေးမှာအများကြီးလှုပ်ပေးလေးရှိပါတယ်။ဒီအခုဇာတို့သင်နေတဲ့ဟာဒါသင်ဂျိုကိုးပိုင်းကိုခေါ်တယ်။ကိုးခံပါလို့အခံကိုးခံပါတယ်။အခုဇာတို့တတ္တယခံတက်တည်ပြီ။နော်အဲ့ဒီ၃ခံကိုတစ်စ်အဲ့ဒီပထမ၃ခံကိုပထမစီလို့ခေါ်တယ်။ဒုတိယ၃ခံကိုဒုတိယစီတတ္တယ၃ခံတတ္တယစီအဲ့တော့နော်ဒီ၃ခံပြီးရင်အဲ့ဒါပထမစီဇံဝင်ဖြည့်ရပြီဗျာ။အခုဆရာပြောတဲ့ဟာတော့ကိုကသိအောင်လုပ်ပါဒီဇာအကိုကြည်ရင်တော့ရတာဗျာဒီဇာကြည်ညင်ရတာအဲ့တော့ဆရာတို့သင်တဲ့ချိန်တုန်းကနော်ဆရာတို့ကအဲ့ဒီချိန်မှာဆရာပညာရေးတက္ကသိုလ်မှာဓာတုဗေဒကတိကနဲ့ဌာနမှုတာဝန်ဆောင်ရွက်တယ်ပြီးတော့ဆရာဘိအဒီဗုဒ္ဓဘာသာအသင်ဖွဲ့ပြီးတော့ဆရာဥက္ကဋ္ဌဖြစ်ဆရာဆောင်ရွက်တယ်ဆောင်ရွက်နေတော့ဆရာရဲ့လက်ထောက်နော်အဲ့ဒီတယုတ်ပြဆရာမကဆရာတဲ့ကျမနဲ့ကျမရောက်ကတိတဲ့ပထမဆရာတော်ပထမဆရာတော်ဆိုတဲ့ဟာကလေဗျာနော်တက္ကသိုလ်လက်ခုံလမ်းတစ်ဖက်မှာအဲ့ဒါပထမကျောင်းတိုက်ပဲအဲ့ဒီပထမဆရာတော်အဲ့ဒီအတွင်းလေးတင်းနဲ့ဝင်သွားရတော့သူကျောင်းတိုက်နော်ပထမဆရာတော်မူလပထမဆရာတော်ဥနာရဒဆရာတော်သူ့ကိုလည်းတခါမှကြားဘူးတော့မဟုတ်ဘူးဆရာနော်ကိုကကျောင်းစာနဲ့ပဲတက္ကသိုလ်စာနဲ့ပဲတက္ကသိုလ်လောကမှာပဲသွားနေတဲ့ခါကျတော့ဒါရင်တရားကောင်းမှမသိဘူးဗျာအဲ့တော့အဲ့ဒီဆရာမကကျမတို့ဆရာတော်မှာသင်နေတယ်ဆရာလိုက်ပြီးတော့နားထောင်မလားဆိုအီးဒီလိုဆိုငါလိုက်နားထောင်မယ်ဆိုရင်အဲ့ဒါဆရာပါသွားတာပါသွားတဲ့အခါကျတော့ပထမ်းဆရာတော်ကဆရာတို့တွေ့တဲ့ချိန်မှာအသက်88နှစ်88နှစ်ပြည့်မဲ့ဆရာတော်ရဲ့ကျမ်းမာကြီးကမကောင်းအိယာမှာပဲဆရာတော်အိယာမှာကဲတက္ကာတို့နော်တက္ကာတို့အဘိဓမ္မာသင်တာတော့ဘုန်းကြီးဝန်တာတယ်ဒါမဲ့ဘုန်းကြီးတနည်းကို15မိနစ်ပဲပြောနိုင်မှာနော်တဲ့တကယ်ပဲဗျာ15မိနစ်ပြောလိုက်တာနဲ့နော်မောနေပြီဆရာတော်ဆရာမောနေပြီအဲ့တော့15မိနစ်ဆိုတော့နည်းနည်းလေးပဲတိလိုက်တဲ့သဘောပေါ့ဗျာဟိုနည်းနည်းလေးဒီနည်းနည်းလေးပေါ့နော်အဲ့တော့တိလိုက်တော့လေအဲ့တော့အဘိဓမ္မာဆိုတာကောင်းမသိဘူးဆရာတော်ကအဲ့တော့ဆရာတော်ကအဲ့ဒီစူးလေအဘိဓမ္မာနော်နာယကချုပ်ဆရာတော်ပဲဆရာတော်ရဲ့တပည့်တွေပဲအပန်းပြအဲ့ဒီကအဘိဓမ္မာကိစ္စတွေဆောင်ရွက်နေတယ်ဟာအဲ့တော့ဆရာတော်ကတိုက်တွန်းလိုက်တယ်ကဲကွာမင်းတို့အဲ့ဒီကစာမျိုးပွဲတစ်ခုဝင်ပြေးလိုက်ပါတဲ့ဟောဒီစာဦးမင်းတို့ကြည့်ပြီးတော့သွားပြေးတယ်အဲ့တော့ကြည့်ပြီးတော့သွားပြေးတော့ဆရာကဂုံဒူးတော့ရပါတယ်နော်သွားကြည့်လိုက်ဒါမဲ့ကောင်းနားမလဲဘူးဂုံဒူးတော့ရတယ်နော်အဲ့တော့ကြက်တော့ဘူးဗျကိုကကြက်ပြတော့တော့အဲကြက်တယ်ဆိုတာလေကိုကဆရာတော်ကဒါနဲ့ညံသုံးတာဆရာတော်ပြောချင်လို့ပါနော်အဲ့တော့အဘိဓမ္မာတော့ကိုကကောင်းကောင်းမသိသေးဘူးဖြစ်နေတယ်အရာသာကိုမတွေ့သေးဘူးပေါ့ကွာကောင်းကနားမမလဲသေးပဲပြီးတော့မှသတင်းစာထဲမှာတွေ့တယ်နော်အဲ့ဒီလိစကလန်တန်တိဒုက္ခဓမ္မယုံမှာတဲ့မစိုးရင်ဆရာတော်ရဲ့တပည့်ဥထွန်းတင်ကဇနီတင်းနွေမနဲ့၈နိုင်နေ၁၀နိုင်ပြီးတော့မှတင်ပေးမယ်ဆိုတော့တတ်တက်တယ်ဗျာနော်၈နိုင်၁၀နိုင်ဆိုတော့တတ်တက်တယ်အဲ့တော့ဥထွန်းတင်ကသူကခေတ်ပညာမတတ်ဘူးသူကဘုန်းကြီးကျောင်းသားပဲဘုန်းကြီးကျောင်းသားပြီမဲ့ तू ကမစိုးစိမ်ဆရာတော်ဆိုတော့တကယ်ဆရာကောင်းနေနဲ့送ခဲ့တော့ तू အဘိဓမ္မာ तू ကတော်တော်လေးနားလေတာအဲ့တော့ तू နားလေတဲ့ဟာ तू ကကြကြနာနာ तू ပြောတော့တော်တော်စိတ်ဝင်စားဆရာကောင်းတယ်ဆရာတော်ကတော်တော်သဘောချသွားတာသဘောချသွားပြီးတော့မှ तू ကပဲတိုက်သွန်းတယ်ကဲဆရာတို့ဘိဓမ္မာစာမို့ဝင်ဖြေပါတဲ့ပုံစံလေး तू ကတောင်းပြီးတော့အဲ့ဒါ तू ကဖြည့်ပြီးတော့လက်မထိုးကိုင်းတော့ဆရာတို့လည်းထိုးလိုက်တာပေါ့ဗျာထိုးပြီးတော့တင်လိုက်တာအဲ့တော့သူတင်လိုက်တဲ့ဟာကအဲ့ဒီသင်္ကန်းပြီးသွားတော့စာမျက်နှာ40လောက်ပဲရှိတယ်ကော်ပီစာအုပ်ကလေးနဲ့ဇာတ်လို့ကူးရေးရတာအဲ့တော့ဒီလောက်ပဲဆိုတော့လေဘလောက်မှမများဘူးနည်းနည်းလေးပဲအော်ဘိဓမ္မာကဒီလောက်ပဲဆိုတော့ နီးမှာပဲငါစာကြည့်ပြီးတော့ငါတော့ဖြေမလီဆိုပြီးတော့အဲ့ဒါအေးအေးပဲကိုကိစ္စနဲ့ပဲဆောင်ရွက်နေတာစာမေးပွဲဖြေဖို့နှစ်ပတ်လိုတယ်နှစ်ပတ်လိုတဲ့ခါကျတော့မှတတိတော့ရတယ်ငါစာမေးပွဲဖြေရမယ်နော်စာမေးပွဲဖြေရတယ်ဆိုရင်ဆရာတို့ကတက္ကသိုလ်ကကတိကစာမေးပွဲဖြေရင်နော်ရှုံးသွားရင်အမှန်တန်ရှက်စရာကောင်းရိုးရိုးအောင်ရင်လည်းပဲရှက်စရာကောင်းပထမရမှာကောင်းမှာအဲ့တော့ဆရာတို့ကဘယ်စံဝဲဖြစ်ဖြစ်ဆရာတို့အမြဲပထမမှန်းတာနော်ပထမမှန်းတာအဲ့တော့ပထမမှန်းတာလေဆိုတော့ကဲပွဲမဝင်ခင်ကြိုတင်ကျင့်ပါဖို့လိုတယ်ဗျာဒါတိတ်တိတ်မှန်းတာအဲ့တော့ဆရာကကဲဘာမိခွန်းနေမိမှန်းလဲကွာမသိမှမသိပဲကိုတော့ကြောင်းလုံးနဲ့ကိုကရှုပ်နေတာအဲ့ဒီတော့မှတာနာဦးစီးဌာနသွားပြီးတော့တနစ်စာမိခွန်းနော်တနစ်စာဆိုပထမစီဒုတိယစီတတိယစီပေါ့မိခွန်းမေကွန်တရားဆိုဆယ်ပုတ်ဆယ်ပုတ်မေးတယ်အဲ့ဒီမေကွန်ရပြီးတော့ကိုကကိုစိတ်ထင်ဒီနည်းနည်းလေးဒီပြီးမှငါလွယ်လွယ်လေးတော့ဖြေနိုင်မှာပေါ့မေကွန်ရလာတော့မှဖတ်ကြည့်တော့မှမျက်လုံးပြူးသွားတယ်ဗျာတခုမှမဖြေနိုင်ဘူးတခုမှမဖြေနိုင်တော့ဟာကသိထားတဲ့ပြီးတော့လည်းမရဘူးဆိုတာသိလာပြီပေါ့ဗျာအဲ့ဒီတော့မှပညာရေးတက်ကတူမှာပဲနော်ဆရာကလေဦးတနည်းဆရာမဖြေခင်မဖြေခင်နှစ်နှစ်ဆိုပါတော့ဆရာကအကြောင်းသူအကြောင်းသားတွေစီယုံပြီးတော့မဟာစီရိတ်တာမှာသွားအထုတ်ကြတာအဲ့ဒီမှာအထုတ်တဲ့ခါကျတော့အတော်ဆုံးအကြောင်းသူကဗျာနော်အတော်ဆုံးတန်အကြောင်းသူသူ့နာမည်ဟိုတော့ခင်မဆွေအဲ့တော့သူကဟိုးနော်ဒီနမ်တီတဲ့နခန်တီတဲ့နသူတို့ရဲ့ဟိုတဲ့ကအဲ့ဒီကနေရွှေဆိုင်ကဆိုတော့ပိတ်ဆံလေးတော်တော်လေးချမ်းသာပါတယ်မိဘကအိန္ဒိရန်ကုန်မှာအိန္ဒိဝယ်ထားတာအဲ့ဒီအမျိုးသမီးဗျာနော်သူကဘီဒီဖြေပြီးတော့အဲ့ဒီမှာဆံလို့နေတူတူလာပြောက်ဖြေတာ18ရက်နဲ့ညံစင်နာကိုရတာနော်ဒါမာစီမှာ18ရက်နဲ့ညံစင်နာရွေးရဆရာတို့က42ရက်မှညံစင်နာရတာနော်အဲ့တော့သူကအဲ့ဒီကနေထွက်လာပြီးတော့ထူးခြားတာကအလုတ်မလုတ်တော့နော်ဒီဆံမလုတ်မလုတ်တော့မေတီလာရှင်ဝတ်ချင်တယ်ဗျာမိဘစီကခွေတောင်းမိဘကလည်းပဲခွေမပြေးဘူးဘာဖြစ်လဲ तू ကအကြီးဆိုတော့ကြံတဲ့ညီမနှမတွေမောင်တွေကို तू ကထိန်းရတယ်ဆိုတော့ तू ကိုပေးမဖို့ပေါ့ပေးမဖို့ပြင်မဲ့အဲ့ဒါယောဂီဘုတ်ကိုမချုပ်ဘူးတယ်ဗျာနော်တစ်နှစ်လုံးလုံးအဲ့ဒါလိုနေတာရှစ်ပါတီလာနဲ့နေတာပြီးတော့မှဆရာတို့မန္တလေးအဓိပတိဥကိုလေးဥကိုလေးကသူတို့မိဘကိုနော်တော့ယဉ်နီးတော့အဲ့မှာတိုက်တွန်းလိုက်တော့မှသူကခွေပြုတ်တာခွေပြုတ်တော့အဲ့ဒီခင်မဆွေသူကနော်ဒီတီလာရှင်ဖြစ်တော့ဒေါညာနေတီလို့နာမည်ပေးတယ်အဲ့တော့အဘိဓမ္မာသူစဖြေတာပဲဆရာတော့အဘိဓမ္မာစာမေးပွဲကလူတွေနဲ့တီလာရှင်တွေပဲဖြေခွေပေးတယ်ဘုန်းကြီးတွေဖြေခွေမပေးဘူးအဲ့ဒီမှာသူဝင်ဖြေတာသူကလည်းကောင်ကဘီဒီတက်ထားတယ်နောက်သူကဆရာတွေဆံမတွေနဲ့အားလုံးသူကတေးချမ်းလိလာပြီးတော့သူကဝင်ဖြေတော့တပြည်လုံးပထမရတယ်ဗျာနော်တပြည်လုံးပထမရတော့အဲ့တော့ဆရာသူ့အကူညီတောင်းရတယ်နော်အဲ့တော့ तू ကတိလာရှင်ဖြစ်နေပြီဟဲ့ဒေါညာနေတိဆရာဆံမွေးဝင်ဖြေမလို့အခုနော်မိဘုံဖတ်ကြည့်လိုက်တော့တပုံးမှမဖြေတတ်ဘူးအဲ့တော့ဘာစအုပ်ကြည့်ရမှာလဲဆရာပြထားတဲ့စအုပ်မသိဘူးလားမသိဘူးလို့အဲ့ဒါတောင်မြုပ်ဆရာတော်ရှင်စန္ဒကဘိဝန္ဒရေးထားတဲ့အဖြေပြုတ်တင်းကျိုစအုပ်အဲ့ဒါပြထားတဲ့စအုပ်ဆရာတဲ့ဆရာတော်ရေးတဲ့တင်းကျိုဘာသာတရားဆိုအကြီးကြီးရှိသေးတယ်အဲ့ဒါနဲ့တွဲပြီးတော့ဆရာကြည့်တယ်အဲ့ဒါဆိုရင်ဆရာဖြေနိုင်မှာတဲ့ဆယ်ရက်ပဲကြံနေပြာဆယ်ရက်ပဲကြံနေအဲ့ဒီချိန်မှာဆယ်ရက်ကြံတဲ့ချိန်မှာဆရာလည်းကံကောင်းတော့အဲ့ဒီခါမှာဩစတေးလျားကိုတစ်နှစ်အစင်မြဓာတုပိဒနော်ဤပညာသင်ဖို့ဆိုတော့အဲ့ဒီမှာတွားခွေရထားတာတွားခွေရတော့ဆေးစစ်ပါစစ်လုပ်နေရတော့ဗောဗျာအဲ့ဒီကြံတဲ့ဆယ်ရက်မှာအဲ့ဒီတင်းကျိုစာအုပ်နော်ဆရာတော်ရဲ့တင်းကျိုစာအုပ်ဒီနှစ်ဆလောက်ရှိတယ်ဒီရွေးနှစ်ဆလောက်ရှိတယ်ပါဠိတည်းနဲ့ရောရောပြီးတော့သူကရေးသွားတာအဲ့ဒါဖတ်တာဗျာဆေးရဆိုတော့အဲ့ဒါဖုတ်ဖို့မိတိုက်ဆိုတော့အဲ့ဒါပဲဆရာတို့စီမှာလူခွဲစွန့်အားရှိတယ်ဆိုရင်ဆရာသိယုံတယ်နော်ဒါဒီကနေကီဆရာတို့ကသူကအမှန်တော်တယ်ဒီကနေကီအဲ့တော့သူရေးတဲ့စာအုပ်ထဲမှာဆရာတို့တွေ့ရတဲ့လူတွေတဲ့အဲ့ဒါလူခွဲစွန့်ရင်ရှိတာတဲ့နော်အဲ့တော့အရေးကြောင်ရှိတော့မှအဲ့ဒါတာမန်ချိန်နေမှာဆိုရင်လေးပုံတစ်ပုံလောက်တုံးနေတာအကြီးအကျောင်းရှိတော့မှလေးပုံနှစ်ပုံလောက်တုံးတာ။မဟုတ်မှဆရာတို့က6ပေခုံလို့မကျော်ဘူး။ခွေးလိုက်ရင်6ပေကျော်တယ်ဗျာ အဲ့ဒါအရေးကြောင့်ရှိရဲ့တော့ပတ်တာတော့တုံးလို့ရတယ်ဆိုတော့အဲ့ဒါဆရာလည်းတက်ကတူစာမျိုးပွဲပါဆိုရင်ဆရာတို့လည်းဒါသိခဲ့တာပေါ့ဒါအဲ့ဒီဆယ်ရက်မှတခါတည်းဆရာတို့တော့တန်နေတော့အချိန်ကြီးအဲ့ဒါကျူစာဖတ်လိုက်တာဖတ်လို့ဆုံးသွားတဲ့ခါကျမှကတိသွားတဲ့ကဟာဆုံးသွားတဲ့ခါကျသဘောပေါက်သွားတယ်ဗျာအဲ့ဒီတော့မှအဘိဓမ္မာနော်သဘောပေါက်သွားတဲ့ခါကျတော့ဝမ်းသာလိုက်တာဗျာဒါကြောင့်အရသာပေါင်းမှတရားရတာအကောင်းဆုံးဆိုတာဆရာတို့လက်ခံတယ်ဗျာနော်ဘာဖြစ်လဲတရားရတာလောက်နှစ်သာရရှိတာဘယ်ပညာမှမရှိနော်ဆရာတို့ကဒါလောကီပညာမှဆရာတို့ကဒါဒီဒေါက်တာဘွဲ့အကြီးဆရာတို့ယူခဲ့တာပဲနော်ဒီဒေါက်တာဘွဲ့အကြီးအနှစ်သာရကဒီသိပ္ပံပညာဒါပဲမိမလဲဗျာဟိုဒါနည်းနည်းလေးအကြောင်းကိုတွားတာဟာအင်မနဝန်တာလိုက်တာဗျာဆံဘွဲ့အောင်တော့မအောင်တော့ပေးချိတ်ပဲအဲ့တော့ဒီမှာကိုကအင်မနဝန်မြောက်တဲ့ပီတိစိတ်တွေဖြစ်နေပြီဆိုတော့တောမနတာတဟကုနော်ဒါမဟာကုသိုလ်စိတ်အကြီးကြီးဖြစ်သွားတာပေါ့ဗျာပြီးတော့ဖရာတရားတန်ကမှာပူချီလိုလာတယ်ဗျာသိကောင်းတာဗျာတော့တဒါတရားတခါတည်းတက်လာတာအဲ့တော့ကိုကကွန်းကဆရာပြောတယ်လို့ပဲဒီ၁၀ရက်နဲ့ဆိုဒါဒီဘယ်လိုလုပ်မသွန်ဖတ်မလဲသွန်မှတ်မလဲတော့ညံမပိုင်မရဘူးနော်ညံပါမဒါရီကသူတို့မေးတာဒီကောက်ကောက်ပြီးဟိုကြားဒီကြားတွေကနေကိုမထင်တဲ့ဟာတွေရှောက်ကောက်ပြီးမေးတာဗျမေးတော့လေဂုံးကလူပြောသလိုနော်မစ္စဒီစကုတ္တဝါရမှာဖြစ်နိုင်တဲ့နော်စိတ်ပေါ်ပြပါဒီ56ပါးပြရမယ်ဆိုတော့နော်ဒါရီဒီအတိုင်းကိုသွားကြည့်တယ်ဆိုတော့ဘယ်မှမိပါအဲ့တော့အမှန်ဖြစ်ဒီစိတ်တွေကနော်အတိပယ်ကစကုတ္တဝါရမှာအစင်းအာယုံချင်းရင်ဒီအာယုံတိတ်သွားဖို့ဖြစ်သွားတဲ့စိတ်အစင်ပဲအဲဒီစိတ်တွေကအလုံးစုစုပေါင်းလိုက်ရင်56ပါးရှိတယ်အဲ့တော့ဆရာတို့ဓာရီကပင်စသွားတော့ပင်စံတစ်စကုဝိညာဉ်နဲ့သောတာစကုဝိညာဉ်နှစ်ပြီးရင်ဒါမြင်တာစကုဒွါရဆိုရင်ဆရာတို့ဘယ်သွားမှာလဲစကုမြင်သည့်စိတ်ပြီးရင်အဲဒီမြင်တဲ့အာယုံလက်ခံတဲ့တမ္ပတိဆိုင်ကြီးသွားမှာပေါ့နော်ဒီကြာသည့်စိတ်နာသည့်စိတ်တွေဘယ်ဖြစ်ပါမလဲအဲ့တော့စကုဝိညာဉ်နှစ်ပြီးရင်တမ္ပတိဆိုင်နဲ့တဏ္ဍရဏ3ဝုတ်တော်တဲ့ကာမဇောနဲ့29တရာယုံ10ပေါင်း26အဲ့ဒါကစောစောကကိစ္စတင်ကဟရဲ့နော်ကိစ္စတင်ကဟရဲ့နောက်ဆက်တွဲကလေးပဲဒါကြောင့်အပေါ်ကကိစ္စတင်ကဟလေးဆရာတို့ကြည့်လိုက်ရင်ကဲနော်ဟောဆရာတို့အာယုံထင်ရင်ဆရာတို့စောပြောပြီးပြီအာဝိဇ္ဇာနဲ့စနော်ဆရာတို့ပရိသန္တိဘဝင်စုတိကတာအာယုံယူတာနဲ့မဆိုင်ဘူးဆရာတို့အိပ်ပျော်နေတဲ့ဘဝင်စိတ်ဖြစ်နေမှာဒီပရိဒဏီစိတ်ကလည်းမွေးတုံးကပဲဖြစ်တယ်သုတိကသေတော့မှဖြစ်မှာเนาะအဲ့တော့အခုလက်ရှိကတော့ဒီကိစ္စတွေဆောင်ရွက်တဲ့စိတ်တွေပဲဒါကြောင့်မျက်စိမှာဆိုရင်ငါးద్వార တဲ့မှာပါတော့ဘဒုစက်စာပင်စ ద్వార ဝိဇန်တေဒါဒီချင်းစင်ကလေးပဲကိုမှတ်တာပြီးရင်ဟောမင်းသိစိတ်စကုဝိညာဉ်ဘယ်နှခုဖြစ်နိုင်မလဲအဲ့တော့တစ်ချိန်မှာတော့တစ်ခုတည်းပေါ့ဒါပေမဲ့ဖြစ်နိုင်တယ်တော့အကုန်ပြောရမယ်ဆိုစကုဝိညာဉ်နှစ်လို့ပဲပြောရမှာပေါ့ဟုတ်တော့မလားအာယုံကောင်းရင်သာဒီကုသလဝိပ္ပစကုဝိညာဉ်အာယုံမကောင်းရင်အကုသလဝိပ္ပစကုဝိညာဉ်အဲ့တော့စကုဝိညာဉ်နှစ်ပါးလို့သူဖြေရမှာပေါ့ပြီးတော့တမ္ပတိဆိုင်နော်ဒါပြီးရင်ဟောဒါပြီးရင်ဒီကိုသွားမှာပေါ့တမ္ပတိဆိုင်ဆိုတမ္ပတိဆိုင်နှစ်ဒါသိနေပြီပေါ့တဏိရဏဆိုရင်တဏိဏ3ဆိုတော့ကိုကသိနေပြီသားပဲဝုထောဆိုရင်ဘုသူဆောင်ရက်လည်းမနောဒွာရဝိဇန်တိဇောဟောကာမဇောနဲ့စကုလေးဗျာစိုးစိုးကပြောသွားတာနော်ပြီးတော့တရာယုံ7ရှိပြင်မဲ့ဒီမှာတဏိနာဒီတဏိနာ3ပါးဒီမှာရည်တွက်ပြီးပြီရည်တွက်ပြီးဒီ3မရည်နဲ့တော့ဆိုတော့မဟာဝိပ္ပရှေ့လို့သွားကြည်လိုက်တော့အလုံး46ရတော့တော့ပေါ့ဗျာဒါတော့ဒါလေးမှတ်ထားရင်ပြီးသွားပြီအလုံးချက်နေဖို့မလိုဘူးကဲနားမှာဖြစ်တဲ့စိတ်ဒီတိုင်းလဲလာတော့မှာပဲကဲဘယ်လိုရမလဲနားမှာဖြစ်တဲ့စိတ်နည်းနည်းပြောကြည့်စမ်းသဘောပေါက်ရင်တော့ပြောလို့ရမယ်နားမှာအာယုံထင်နေပြီဘာစိတ်နဲ့စမလဲအာဝိဇ္ဇံဆိုဘယ်အာဝိဇ္ဇံလဲပင်စသွားတာဝိဇ္ဇံတေပြီးရင်သောမနကြာတိတဲ့ကိစ္စဆောင်ရမှာဘာလို့လဲသောတာဝိညာဉ်နဲ့ကဲသောတာဝိညာဉ်ပြီးရင်ဒီကုလားတမ္ပရိဆိုင်နဲ့တန္တိရဏသုံးဝုထောခောမနောဒွာရဝိဇန်တိဇောအဲ့ဒါကာမဇောပဲနော်ကာမဇော29တရာယုံ10ပြီပြီနော်ဂာဏဝိညာဉ်ဆိုရင်ဂာဏဝိညာဉ်တွေးလေးပြောင်းလိုက်တာပဲဇိန်ဝါဒွာရဆိုရင်ဇိန်ဝါဝိညာဉ်တွေးအဲ့တော့ဒီကာယဒွါရဆိုရင်ကာယဝိညာဉ်တွေဆိုတော့46မရဘူးလားကဲမနောဒွါရမှာအယုံထင်ရင်ရောဘဒုနဲ့စမှာမနောဒွါရမှာအယုံထင်လဲဒါနဲ့ပဲစမှာပဲနော်အဝိဇ္ဇာနဲ့စမှာပဲဒီတစ်ခါကျတော့ပင်စဒွါရဝိဇ္ဇာမဟုတ်တော့ဘူးဘာယူရမလဲမနောဒွါရဝိဇ္ဇံတိဟ ပြီးရင်အဲ့ဒီမနောဒွါရဝိဇ္ဇံကကိစ္စနှစ်ခုဆောင်ရက်တယ်နော်သူအာယုံကိုဒီမှာဆင်ញံနှလုံးတွင်းပြီးတော့ကောင်းမကောင်းတစ်ခါတည်းဆုံးဖြတ်တယ်ဗျာဆုံးဖြတ်ပြီးတယ်ဆိုတော့အဲ့ဒါကြောင့်အဝိဇ္ဇံကဝုထောပါလုတ်လိုက်တော့ပြီးရင်ဇောတစ်ခါတည်းလာတော့ပြီတော့ဇောစိတ်တော့ဒီရိုးရိုးအာယုံတိနေချိန်မှာကာမဇော29ပြီးတော့ဇံဇောမက်ဇောဖူဇောတာလည်းမနောဒွါရမှာပဲဖြစ်တယ်ဒါရောဇောစိတ်55ပါးလုံးကမနောဒွါရမှာဖြစ်နိုင်တယ်။ပြီးတော့တရားယုံ71ပေါ့ဗျာ။အဲ့ဒါကိုဆရာတို့เนาะစာမျက်နှာ90မှာဆရာတို့ကစာမျက်နှာ97နံပါတ်6ပေါ့။မနောဒွါရနိုင်ဖြစ်နိုင်သောစိတ်ဆိုပြီးတော့68ပါးဘယ်လိုလုပ်ရလဲ။မနောဒွါရဝိဇန်တဇော55တရားယုံ71ပေါင်းလိုက်တော့69အဲ့ဒီကြည့်တော့ရနိုင်တယ်နော်။ကဲဆရာကပြောလိုက်ပြီမယ်နည်းနည်းเนาะခတ်တွတ်တွတ်လေးပြောလိုက်ပြီမယ်တဘောတော့ပောက်တယ်เนาะအေးပောက်တယ်ဆိုရင်တော့ကမချက်ရဘူးမချက်ရပဲနဲ့ရပါတယ်ကဲဒါလောက်ဆိုရင်တော့လေเนาะတော်တော်လေးအာယုံစိုက်လိုက်ပြီအချိန်တော့တန်းတယ်အဲ့တော့ဒီဇယကိစ္စတင်ဟာဇယကဲကိုတန်းမယ်ဒီကိစ္စတင်ဟာဇယဆိုတော့ဆရာတို့ပြီးပြီအခုเนาะဒီအာယုံဒွါရအတီးဒီမှာဖြစ်တဲ့စိတ်တွေဆရာတို့ပြောခဲ့ပြီးပြီအဲ့ဒီနောက်အဲ့ဒီသူ့ဇယရှိသေးလားဒွါရအတွက်တော့အဟုတ်ပြီဒီဒွါရတင်ငဟမှာလည်းဒီမှာစီစစ်ဖို့သူထည့်ပြီးထားတာရှိတယ်နော်ဆရာတို့ကဒွါရတစ်ခုမှဖြစ်တယ်ဆိုရင်တစ်လို့ရေးတယ်ငါးဒွါရလုံးမှာဖြစ်နိုင်တယ်ဆိုရင်ငါလို့ရေးတယ်။မပင်စဒွါရဝိဇန်းဆိုရင်ဒီဒွါရငါးပါးလုံးမှထင်တဲ့အာယုံသွားဆင်ကျင်နှလုံးသွင်းတော့။ဒါကြောင့်ငါးဒွါရလုံးမှသူကဖြစ်ပါတယ်။အဲ့တော့အဲ့ဒါလို့လှုပ်ထားပြီးတော့ဆရာတို့ဒီမှာစီစစ်ဖို့ပြီးထားပါတယ်။ဒွါရတစ်ခုတည်းမှာဖြစ်တဲ့စိတ်36ပါးရှိတယ်တဲ့။အဲ့ဒါဘာစိတ်တွေတို့။အဲ့တော့ဒီတစ်တွေကြည့်လိုက်ရင်ပါပဲ။အဲ့တော့ဒွေပင်စဝိညာဉ်တစ်စက်နော်မမြင်သည့်စိတ်ကတော့မြင်သည့်တဲ့ကိစ္စတစ်ခုပဲဆောင်ရွက်ပါတယ်။ဒါအဲ့ဒီကိစ္စတစ်ခုစီဆောင်ရွက်တာဒီမှာ10ပါ။ပြီးတော့ဒီမှာတစ်လို့ပေးထားတာအပနာဇော26ပါ။အပနာဇော26ပါးကနော်သူကမနောဒွါရမှာပဲသူကဖြစ်နိုင်တယ်။မနောဒွါရမှာပဲဖြစ်တယ်။ဒီဒွါရ5ပါးမှာသူမဖြစ်ပါဘူး။ဒါကြောင့်ဒွါရတစ်ခုမှဖြစ်တဲ့စိတ်36ပါးရပါတယ်။10ပါအပေါင်း26ငါးဒွါရမှာဖြစ်တဲ့စိတ်သုံးပါးကဘာစိတ်တွေတို့ပင်စဒွါရဝိဇန်းနဲ့သမရိဆိုင်တွေနော်ဒီကမြင်သိတဲ့အာယုံကြားတဲ့အာယုံနံသိတဲ့အာယုံအားလုံးဒီအာယုံတွေသူကလက်ခံရတာဒါကြောင့်ငါးဒွါရလုံးမှာသူကဖြစ်ပါတယ်ဒီသုံးခုနော်မနောဒတ်သုံးပါးလို့ဆရာတို့နာမည်ပေးထားတာပဲ6ဒွါရမှာအမြဲဖြစ်တဲ့စိတ်31ပါးအဲ့ဒါ6မြဲလို့ပေးထားပါတယ်သောမနတတဏိနာစိတ်ရဲ့ပြီးတော့ဝုထောခောမနောဒွါရဝိဇံရေပြီးတော့ကာမဇော29ပေါင်းလိုက်တော့37 6ဒွါရမှာယံခာဖြစ်သည်ယံခာမှာဖြစ်တဲ့စိတ်က10ပါအဲ့ဒါ6ယံခာလို့ဒီမှာပြီးထားတယ်ဥပိ္ခာတဏိနာစိတ်နံပါပြီးတော့တခါဗမာ6ယံခာပြီးတာတယ်လေမဟေအရိနော်အဲတရားယုံရှိကိုယူရမှာဖြစ်ပါတယ်။ဘာဖြစ်71ကတော့တဏ္ဍိနစိတ်3ပါးပါနေတော့ဒီတဏ္ဍိနစိတ်လည်းခုဆရာတို့ဒီမှာထည့်ပြောထားပြီးပြီ။ဥပိ္ပခာတဏ္ဍိနစိတ်2ပါးပြီးတော့မဟာဝိပ္ပစိတ်10ပါး။အဲ့ဒီ10ပါးကနော်ဘာဖြစ်လို့6ဒွါရမှာယံခာဖြစ်ပြီးတော့ယံခာမှာဖြစ်တယ်လေဆိုတော့ဒီမှာတစ်ခုလေးဆရာတို့ဖတ်ဖို့ကြမ်းနေတယ်။ဒွါရဝိမုတ်စိတ်ဆိုတာဒီမှာပါသေးတယ်။ဝိမုတ်ဆိုတာဝိမုတ်တိရဲ့အတူကောက်ပါလွတ်မြောက်တယ်တဲ့အဓိပ္ပာယ်ကเนาะ ద్వార ဝိမု ക്തി ద్వార 6ပါးကနေလွတ်မြောက်တယ် ద్వార မှာလွတ်တယ်ဆိုတော့ ద్వార မှာမဖြစ်ဘူးအဲ့ဒီ ద్వార မှာမဖြစ်တဲ့စိတ်က19ပါးရှိတယ်ဘာစိတ်တွေလဲလို့မေးရင်ဥပိ္ခာတဏ္ဍာစိတ်2ပါးအဲ့တော့တရားယုံရှိရမယ်เนาะအဲ့တော့တရားယုံကိစ္စဆောင်ရွက်တာတဏ္ဍာ3ပါးနဲ့မဟာဝိပ္ပစိတ်10ပါးအဲ့တော့ဒီကဥပိ္ခာတိုင်းနာစိတ်2ပါးယူပြီးရင်ဒီကဆရာတို့မဟာဝိပ္ပစိတ်10ပါးယူရတာပေါ့နော်အဲ့တော့မဟာဝိပ္ပစိတ်10ပါးရေပြီးတော့မဂ္ဂဝိပ္ပ9ပါးရေ တနည်းအားဖြင့်ပြောရင်ဒီစိတ်၁၉ပါးသည်စောစောကပရိသန္တိကိစ္စဘဝင်ကိစ္စသုတိကိစ္စဆောင်ရွက်တဲ့စိတ်တွေဖြစ်ပါတယ်။နော်ဒီဆောင်ရွက်တဲ့စိတ်တွေကဆရာတို့ဒွါရမှာမဖြစ်ဘူး။ဒွါရမှာမဖြစ်တဲ့အတွက်အဲ့ဒီစိတ်တွေဖြစ်နေမှန်းဆရာတို့မသိဘူး။နော်ဥပမာဘဝင်ကိစ္စဆောင်ရွက်တဲ့စိတ်ဒါဘဝင်စိတ်လို့ဆရာတို့ပြောတယ်။ဘဝင်စိတ်ကိုယ်တိုင်ကမနောဒွါရအဖြစ်ဆောင်ရွက်ပေးတယ်။အဲ့ဒီဒီဘဝင်စိတ်ဟာလည်းပဲသူအာယုံယူတဲ့အာယုံရှိတယ်သူယူတဲ့အာယုံရှိတယ်ရှားလို့မသိဘူးနော်မသိဘူးအဲ့တော့စိတ်အာလုံးကအာယုံယူရတယ်အာယုံမရှိဘဲနဲ့စိတ်ကမဖြစ်နိုင်ဘူးဒါပေမဲ့သူယူတဲ့အာယုံကရှားလို့မသိတော့နော်စိတ်ပညာရှင်တွေကဘာသုံးလဲဆိုရင်အဲ့ဒါမသိစိတ်တဲ့တော့သူပြောလိုက်တယ်နော် unconscious mind ဒီစစ်မှန်ဖွိုက်တို့သူတို့ကအဲ့ဒီနော်ဘဝင်စိတ်တို့ဒါမသိစိတ်တဲ့သူတို့ unconscious mind တို့တော့ခေါ်တာအဲ့တော့အာယုံအခုခြင်တဲ့အာယုံကသူမသိတာအဲ့တော့သူယူတဲ့အာယုံကအတိတ်ဘဝဆရာတို့သေခါနီးမှာနမိတ်ခြင်းနေအဲ့ဒီနမိတ်ခြင်းပြီးမှဆရာတို့သေတယ်သေလို့ပရိသန္တိလာဖြစ်တဲ့ချိန်မှာဒီပရိသန္တိစိတ်ကအဲ့ဒီအတိတ်အာယုံသေခါနီးခြင်တဲ့အာယုံယူပြီးတော့သူဖြစ်တာပရိသန္တိစိတ်ချုပ်သွားတော့ဘဝင်စိတ်တွေကလည်းအဲဒီအာယုံပဲဆက်ယူသွားတယ်ဗျာအဲ့တော့အဲဒီအာယုံဆရာတို့မသိဘူးเนาะဒါအတိတ်ကအာယုံသိဖို့လည်းမလိုဘူးဒီအာယုံကိုသိနေတယ်ဆိုရင်အခုထင်တဲ့အာယုံနဲ့သွားရှုပ်နေမှာပေါ့ဗျာเนาะဒါကြောင့်သိဖို့မလိုရင်တဘာဝကမသိအောင်လုပ်ပြထားတာပဲเนาะခေါင်းကဆရာတို့မုတ်စိမောင်းစားပြီးဆိုပါတော့အဲ့တော့ဒီမှာနော်ဝန်းကတော့အစာချီတာသူကလုံမရတာပဲဦးတွေကလည်းကြိတ်နေရတယ်ပြောတယ်ဗျာနော်ဒီအစာအိမ်ကလည်းလုံနေရတယ်ဒါမှမဟုတ်ဆရာတို့မသိဘူးသိဖို့မှမလိုပဲသိနေတယ်ဆိုရင်အိတ်ပြောရင်လည်းဒီနော်ဒီဦးတွေလုံနေကြိတ်နေချွိချွိချွိချွိဆိုရင်တော့ဆရာတို့မဟိတ်နိုင်ပဲဖြစ်နေမှာပေါ့အဲ့တော့ကဲကောင်းပြီဒါကြောင့်အဲ့ဒီပရိသန္တိစိတ်ဘဝင်စိတ်သုတိစိတ်၁၉ပါးဟာသူကပရိသန္တိကိစ္စဘဝင်ကိစ္စသုတိကိစ္စဆောင်ရွက်နေတဲ့အခါဘယ်ဒွာရမှမမဖြစ်ဘူး။ဒါကြောင့်ဒွာရဝိမုတ်ဒွာရမှလွတ်မြောက်တဲ့စိတ်လို့တလူနာမည်ပေးတယ်။ကဲဆရာတို့ကြည့်နော်။ဒီမှာဝိပဿိဥပိ္ပခာတိုင်းနာစိတ်၅ပါးနဲ့မှာဝိပဿိ၈ပါး။သူတို့ကဒီကောသုအပရိသန္တိဘဝင်သုတိကိစ္စဆောင်ရွက်နေရင်ဒွာရဝိမုတ်ဒွာရ၆ပါးမှလွတ်နေတယ်ဒါပေမဲ့ဒီဥပိ္ပခာတိုင်းနာစိတ်နှစ်ပါးကဒီမှာလဲသူဆောင်ရွက်တယ်ငါးဒွါရမှာသူဖြစ်နိုင်တယ်နော်ငါးဒွါရမှာမြင်သိစိတ်ကြားသိစိတ်ဖြစ်တဲ့ချိန်မှာလဲပဲသူကအာယုံစုံစမ်းတဲ့ကိစ္စအသူဆောင်ရွက်ခဲ့တာကိုပြီးတော့နော်ဒါဒီဆရာတို့တရားယုံဒီတရားယုံ7မှာဆိုရင်လဲပဲအဲ့ဒါတန်ဒီတ3ပါးကပြန်ပါတာပဲဒီတန်ဒီတ3ပါးကတရားယုံမှာပါတာကိုဒါကြောင့်နော်ဒီဥပိ္ပခာတိုင်းနာစိတ်နှစ်ပါးကသူတို့ကစောစောကဆရာတို့ပြောတဲ့ဒီမြင်သိစိတ်ကိစ္စကြားသိစိတ်ကိစ္စစအာအဲ့ဒီနော်ဒီဒွါရဒီမှာအာယုံစုံစမ်းမှုကိစ္စရယ်တရားယုံကိစ္စရယ်6ဒွါရမှာသူတို့ကပြန်ပါတယ်မဟာဝိပဿိ7ပါးဟာလည်းပဲဆရာတို့တရားယုံကိစ္စဆောင်ရွက်တဲ့အခါမှာ6ဒွါရလုံးမှာပဲဖြစ်တယ်ဒါကြောင့်အဲ့ဒီစိတ်10ပါးနော်6ဒွါရမှာယံခါဖြစ်ပြီးတော့ยังคาไม่ผิดปูเกอะอะไรตบออกป่าวเนาะดีสิทธิ์10บาเนาะอุปิคขาณาสิทธิ์9บาพี่รอตระยง10สุดามาวิปัสสิทธิ์10บาดิ10บาก็ပြောနေတာเออดิ10บาก็ซ้อๆอ่ะปริตานีบวนสุทธิกิสะส่งด้วยยินเบยดวาระมามาไม่ผิดปูเนาะไม่ผิดแต่ด้วยเลยสารุไม่ติปูだเจ้าตรุดวาระวิมุตติဒါပေမဲ့တို့ကတခြားကိစ္စဆောင်ရွက်သေးတယ်။နော်ဥပိ္ပခာတိုင်းနာစိတ်နှပါဆိုရင်အာယုံစုံစမ်းတဲ့ကိစ္စဆောင်ရွက်ရင်လည်း၅ဒွါရလုံးမှဖြစ်တယ်။တရားယုံကိစ္စဆောင်ရွက်တော့လည်း6ဒွါရလုံးမှဖြစ်တယ်။မဟာဝိပဿိ7ပါးလည်းတရားယုံကိစ္စဆောင်ရွက်တော့6ဒွါရလုံးမှပဲသူကဖြစ်ပါတယ်။နော်ဒါတော့တို့6ဒွါရမှယံခါဖြစ်သည်ယံခါမှဖြစ်တဲ့စိတ်လို့ပြောတယ်။ပြီးတော့6ဒွါရမှအမြဲလွတ်တဲ့စိတ်9ပါးကတော့ဒီမေကုတ်ဝိပက်9ပါးဖြစ်ပါတယ်။ဒီမဲကဝိပက်9ပါးကဆရာတို့ဒီဇာတိတစ်ချက်ကျေးဇူးပြုပေးပါဦး။ဟောအဲ့တော့ဒီမဲကဝိပက်9ပါးက ဒီကိစ္စသုံးခုပဲဆောင်ရွက်တယ်ပရိသန်နေဘဝင်သုတိကိစ္စပဲဆောင်ရွက်တယ်တခြားကိစ္စဆောင်ရွက်တာမရှိဘူးเนาะအဲ့တော့ဒီကိစ္စဆောင်ရွက်ရင်ဘယ်သွားရမှာမဖြစ်ဘူးဆိုတော့သူတို့က6သွားရမှာဘယ်တော့မှာမဖြစ်ဘူးအမြဲလွတ်တယ်အဲ့တော့စိုးစိုးအားရှာပြောတယ်ဥပိ္ပခန္ဓာနာစိတ်နှပါကเนาะသူတို့ကဒီပရိသန်နေဘဝင်သုတိကိစ္စအပြင်တဏိနာကိစ္စဆောင်ရွက်တယ်တရားယုံကိစ္စဆောင်ရွက်တော့6ဒွါရမှာလည်းဖြစ်နိုင်တယ်။မဟာဝိပဿိ7ပါးလည်းဒီတိုင်းပဲဒီသုံးခုဆောင်ရွက်တော့ဘယ်ဒွါရမှာမှဖြစ်ဘူး။တရားယုံကိစ္စဆောင်ရွက်တဲ့အခါ6ဒွါရမှာဖြစ်တယ်။ကဲဒါတော့ပါပဲ။နော်ရမနော်။ရပြီးရင်ဆရာတို့စာမျက်နှာ93အလယ်မှာအော်အဲ့ဒါမဟုတ်သေးဘူး92ထိပ်မှာအာရမဏတင်္ဂဟအာယုံနော်အာယုံ6ပါးကိုဒီမှာပေါ်ပြပါတယ်။အာရမဏပါဠိကိုအာရမဏသည်အာယုံကိုပြောတာပါကဲအာယုံ6ပါးကဆရာတို့နည်းနည်းဖတ်ကြည့်တာပေါ့ရူပာယုံအစင်ဝဏတတ္တယုံအတန်တတ္တဂန္ဓာယုံအနဂန္ဓရတ္တယုံအယတာရတ္တဖဋ္ဌပယုံအဋ္ဌိတွေဖဋ္ဌပပထဝီတေဇောဝါယောဓမ္မယုံပစ္စဒွါရ၌မထင်နိုင်ပေမနောဒွါရ၌သာထင်နိုင်သည့်သိမ်မွေ့သောအာယုံအတာရယုတ်၅ပါးဒုက္ခမယုတ်16ပါးစိတ်89ပါးစေတသိက်52ပါးနိဗ္ဗာန်ပညာဟုဆိုအပ်သောတရား6မျိုးပြီးတော့ပတ်ချက်ပေးထားကွင်းအတွင်ဖော်ပြထားတဲ့တရားတွေဟာတဲ့ဆိုင်ရာအာယုံရဲ့တရားကိုတွေဖြစ်တယ်တရားကိုအဲ့ဒါလူရင်းတရားเนาะပရမတ်တရားကိုသူကပြောတာပဲအဲ့တော့အာယုံ6ပါးကဆရာတို့မြန်မာလူเนาะဆရာတို့သိနေတာကအစင်အသံအနအယတာအထိတွေ့အဲ့တော့ဒီအာယုံ5ပါးပဲဆရာတို့ကเนาะဒါများတော့ဖြစ်သိကြတာအဲ့တော့ဓမ္မယုံကိုဆရာတို့ကဒီမှာပြထားတာပင်စဒွါရမှာမထင်နိုင်ဘူးဆိုတော့မမြင်နိုင်ဘူးစမ်းသပ်လို့လည်းမရဘူးထိတွေ့လို့လည်းမရဘူးเนาะစားသိလို့လည်းမရဘူးနံကြည့်လို့လည်းမသိဘူးမနောဒွါရမှာပဲထင်နိုင်နေတဲ့အဲ့တော့သိမ်မွေ့တဲ့အာယုံတွေကိုဓမ္မယုံလို့ခေါ်တယ်เนาะဆရာတို့တရားဟောတရားနာတဲ့ဓမ္မယုံပြောတာမဟုတ်ဘူးเนาะဒီနေရာမှာသိမ်မွေ့တဲ့အာယုံဆရာတို့အင်္ဂလိပ်လိုဘာသာပြန်တော့ mind object လို့ဆရာတို့ဒီလိုသုံးတယ်။နော် object ကတော့အဲ့ဒီအာယုံကို object လို့သုံးလိုက်တယ်။အဲ့တော့ဆရာတို့ကအဲ့ဒီသိမ်မွေ့တဲ့အာယုံတစ်ခဏထားလိုက်။အဲ့တော့ပါဠိလိုပြောတော့အာယုံ6ပါးနာမည်ဘယ်လိုခေါ်တုံး။ရူပာယုံ၊တတ္တာယုံ၊ဂန္ဓာယုံ၊ရတ္တာယုံ၊ဖဋ္ဌပ္ပာယုံ၊ဓမ္မာယုံ။အဲ့တော့ယူပါလို့မသုံးနဲ့တော့ရတာယုံတော့မပြောနဲ့တော့ရလို့သုံးပါရူပာယုံရတာယုံเนาะဟုတ်ပြီပြီးတော့အဲ့ဒါလူရင်းတရားကိုတရားတွေပြောပါလို့ပြောရင်အစင်းဆိုတာဝဏယုတ်တယ်ဗျအဲ့ဒီဝဏဆိုအစင်းယုတ်ကိုပြောတာတတ္တဆိုတာအတန်ယုတ်ဂန္ဓာကအနယုတ်ရတ္တကအယတာယုတ်ပြီးတော့ဖဋ္ဌပ္ပဆိုတာကအထိအတွေ့လို့ပဲအဓိပ္ပာယ်ရသေးတယ်အထီးတွေ့ပဲဆိုတော့တရားကိုမဟုတ်သေးဘူးအဲ့တော့တရားကိုကဘာလဲလို့မေးရင်အဲ့ဒါပထဝီတေဇောဝါယောသုံးခုကိုပြရတယ်ဗျာနော်အဲ့တော့ပထဝီကဆရာတို့ကမာတယ်ပြော့တယ်သဘောအနေနဲ့ဒါစမ်းတပ်ပြီးတော့သိနိုင်တယ်အာဘောကတေဇောကပူတယ်အီးတယ်ဒါဆိုရင်လက်နဲ့ဆရာတို့နော်စမ်းကြည့်လိုက်မှနဖူးမှစမ်းလိုက်တော့နည်းနည်းနော်နည်းနည်းနွေးတယ်ပါးမှစမ်းလိုက်နည်းနည်းအီးတယ်အဲ့ဒါကပူတယ်အီးတယ်ဆိုရင်ဒါတေဇောဝါယောကတွန်းတယ်ထောက်တယ်ဥမာဆရာတို့เนาะအသားပေါ်မှာနည်းနည်းလေးတော့တွူကြည့်လိုက်ရင်အဲ့ဒါတော့ဖိတာပဲတော့တွူလိုက်ရင်တော့ဖိအားပေးလိုက်တာပဲဖိလိုက်တာနဲ့ကာယပဒါဒမှာဖိအားရှိသွားတဲ့အတွက်ထိမှန်းဆရာတို့တိသွားတယ်เนาะတိသွားတယ်ဆိုတော့အဲ့ဒါအထိတွေ့ကိုတိတာအဲ့တော့အဲ့ဒီညာလေးမှာဒီမှာတွန်းအားဖိအားကလေးကအဲ့ဒါဝါယောတပ်ပဲเนาะအဲ့ဒီတွန်းတယ်ထောက်တယ်ဆိုတဲ့ဟာဝါယောရဲ့အမှတ်သားဒါကြောင့်အဲ့ဒီဖဋ္ဌပယုံမှာเนาะဒီယုတ်သုံးခုပါတယ်ပထဝီယုတ်တေဇောယုတ်ဝါယောယုတ်ဒါကြောင့်အဲ့ဒီအာယုံ၅ပါးမှာเนาะတရားကိုယ်တွေယူကြည့်လိုက်တော့ယုတ်ဘယ်နှပါးရသွားလဲ ဝဏ္ဏရေတတ္တဂန္ဓရတ္တပထဝီတေဇောဝါယောခုနှစ်ပါးမရဘူးလားအေးအဲ့ဒါနော်ဆရာတို့ဂောစရယုတ်ခုနှစ်ပါးလို့ခေါ်တယ်ဗျာနော်ဆရာတို့ဒီမြင်ရကြားရသိနိုင်တဲ့အဲ့ဒီယုတ်ခုနှစ်ပါးပဲပြီးတော့ဓမ္မယုံဆရာတို့ကြည့်ကြည့်နော်တရားဓမ္မယုံရဲ့တရားကိုယ်တွေကဘုန်းကပြောတယ်ပတာရယုတ်၅ပါးပါတယ်နော်ဒီပတာရယုတ်၅ပါးကဆရာတို့အခုပြောတဲ့အတိုင်းဓမ္မယုံမှာပါနေတဲ့အတွက်ပင်စဒွါရမှာမထင်ဘူးမထင်တဲ့အတွက်မမြင်နိုင်ဘူးဒါဆရာတို့ပြောတယ်ဟုတ်ပြီနော်ကဲစောစောကဂောစရယုတ်ခုနှစ်ပါးနဲ့အဲ့ဒီပတာရယုတ်၅ပါးပေါင်းလိုက်ရင်ယုတ်၁၂ပါးအဲ့ဒီယုတ်ဆက်နှစ်ပါးကိုဩလာရိကယုတ်လို့ခေါ်တယ်ဗျာ။နော်ကြမ်းတမ်းတဲ့ယုတ်လို့အဓိပ္ပာယ်ရ။အဲ့တော့အတိလွယ်တဲ့ယုတ်ပေါ့လေ။အတိလွယ်တဲ့ယုတ်အစင်းသဏ္ဍာန်ရတာဆိုရင်တခြားတို့ဒီနော်ဒီတိုင်းသိနိုင်တယ်။အဲ့တော့စကုပတာရဒါမျက်စိအကြည့်ယုတ်နားအကြည့်ယုတ်ဆိုနေတာနည်းနည်းသိလွယ်သေးတဲ့အတွက်သူတို့ကိုဩလာရိကယုတ်။အဲ့ဒီယုတ်ကြမ်းဆက်နှစ်ပါးဖယ်လိုက်ရင်ဒုက္ခမယုတ်ယုတ်ယုတ်နုနုတဲ့တိမ်မွေ့တဲ့ယုတ်16ပါဘလို့ဆိုရင်ယုတ်28ပါလုံးမပါတော့ဘူးလားအေးအာလုံယုတ်က28ပါပဲရှိတယ်เนาะဒါယုတ်28ပါလုံးကအာယုံ6ပါစလုံးမှာပါသွားတယ်ဆိုတာရှာလို့တွေ့ရတယ်ပြီးတော့စိတ်89ဆိုတော့စိတ်အာလုံလည်းပါသွားတယ်စေတသိက်52ပါဆိုရင်စေတသိက်အာလုံလည်းပါသွားတယ်ပြီးတော့နိဗ္ဗာန်เนาะနိဗ္ဗာန်လည်းပါသွားတယ်ဆိုရင်ပရမတ်တရားတွေအကုန်မပါဘူးလားအဲ့ဒီအပြင်ပညာဆိုတာပါလာပြန်နေဗျာအဲ့ဒီပညာကတော့အမှန်တကယ်ရှိတာမဟုတ်ဘူးမရှိပေမဲ့ရှိတယ်လို့ဆရာတို့ထင်ရတယ်နော်အာယုံတွေပဲအဲ့ဒါဘာတုံးဆိုရင်ဆရာတို့ပထဝီကတိုင်းရှုစဉ်တုန်းကဆရာပြောခဲ့ပါတယ်နော်မြေအဝန်းကိုမျက်စိဖွေးလို့ပထဝီလို့ရှုစိတ်ငြိမ်လာပြီဆိုရင်မျက်စိပိတ်ချည်ဟောအစ်စ်တစ်စ်ရောက်လာတဲ့အခါမျက်စိပိတ်လိုက်ရင်အဲဒီအာယုံကမျက်စိမှာစွဲပြီးတော့ထင်းနေတယ်မျက်စိဖွေမြင်စဉ်အတိုင်းမဲ့သူမြင်တယ်နော်အဲ့ဒါဥက္ခနမိတ်လို့ဆရာတို့ခေါ်တယ်အဲ့တော့မျက်စိပိတ်တာကဘယ်ဘက်ကပဲကြည့်ကြည့်ဘယ်ဘက်ကြည့်ကြည့်ဒါမြင်နေတာပဲနော်ဘယ်ဘက်ပဲမြင်နေတယ်ဆိုတော့တကယ်ရှိသလားဆိုတော့မရှိဘူးပေါ့ဒါပေမဲ့စိတ်ထဲမှာစွဲနေတော့ကမြင်နေတယ်ဆက်ပြီးတော့အာဆက်ပြီးတော့ရှုအဲ့ဒါမျက်စိပိတ်ပြီးတော့အဲ့ဒီပထဝီလိုပဲဆက်ရှုကြည်ပြီးတောက်ပါလာပြီဆိုရင်အဲ့ဒါပฏิဘာကနမိတ်လို့ဆရာတို့ခေါ်တယ်။နော်အဲ့ဒီနမိတ်ကလည်းဒါကုန်းကလိုပဲပညာအာယုံတွေပဲ။ဒါကြောင့်အဲ့ဓာတွေဆရာတို့မြင်နိုင်တယ်အဲ့ဓာတကယ်ဆိုမျက်စိပိတ်တာတော့ဘာနဲ့မြင်နေတာလဲ။စိတ်နဲ့မြင်နေတာနော်စိတ်နဲ့မြင်နေတာ။ဒါကြောင့်ပညာကိုလည်းဒီမှာအာယုံတွေနဲ့ထည့်ထားတယ်ဗျာ။နော်ဒါကြောင့်နိဗ္ဗာန်ကိုလည်းဆရာတို့ကမြင်နိုင်တယ်ဒါပြောတာ။ဟုတ်စိတ်69စေတသိက်52ပါနော်မနောဒွါရမှာထင်နိုင်နေဆိုတော့မနောဒွါရမှာဖြစ်တဲ့စိတ်နဲ့ကြည်တန့်ရင်မြင်ရတယ်ဗျာမြင်ရတယ်ကဲတလို့ဆိုရင်အာယုံ6ပါဆရာတို့သဘောပေါက်ပါပြီထင်ပါတယ်ကဲအောက်ကဆရာတို့ဆက်ပါမယ်စိတ်တို့ယူနိုင်သောအာယုံများဆိုပြီးတော့တစ်ကိုဖတ်မယ်စကုဒွါရ၌ဖြစ်ကြသောစေစကုဒ္ဝါရိကစိတ်46ပါးတို့သည်ပစ္စုပန်ရူပါယုံကိုအာယုံပြုကြ၏အခုဒါဖတ်နေတယ်နော်အဲ့တော့ကိုစောစောကစောစောကဟိုအာယုံဒွါရ6ပါးဒွါရ6ပါးကဲဒီမှာနော်အဲ့တော့ဘုန်းကစကုဒ္ဝါရမှာဖြစ်တဲ့စိတ်46ပါးမရှိဘူးလားအဲ့ဒါကိုစကုဒ္ဝါရိကစိတ်တဲ့မျက်စိမှာဖြစ်တဲ့စိတ်ပေါ့အဲ့ဒီမျက်စိမှာဖြစ်တဲ့စိတ်ဒီ46ပါးသည်ပစ္စုပန်ရူပါယုံတစ်မျိုးပဲအာယုံယူနိုင်တယ်။နော်ပစ္စုပန်အာယုံဆိုတော့မျက်စိမှာထင်စေအာယုံတော့အဲ့ဒီအာယုံပဲသူသိတယ်။နော်အလားတူပဲဒါတခုသိနောက်တခုဆရာတို့သိတာပဲ။ဥမာနာမှာဖြစ်တဲ့စိတ်နော်သောတဒွာရိကစိတ်46ပါးအဲ့ဒါလည်းပစ္စုပန်တတ္တာယုံတစ်မျိုးပဲသိမယ်။ပြီးတော့နော်ဒီနှာခေါင်းမှာဖြစ်တဲ့ဃာနဒွာရိကစိတ်46ပါးပစ္စုပန်ဂန္ဓာယုံပဲသူကသိအလားတူပဲရှာမှာဖြစ်တဲ့ဇိံဝါဒွာရိကစိတ်46ပါးပစ္စုပန်ရသာယုံပဲသိတယ်ကိုယ်မှာဖြစ်တဲ့ကာယဒွာရိကစိတ်46ပါးပစ္စုပန်ဖုထပ်ပါယုံပဲသိတယ်အဲ့ဒါ1 2 3 4 5ပေါ့လေနော်ဟုတ်ပြီနော်ကဲနံပါတ်6ကလေးဖတ်ကြည့်အောင်ညာ မနောဒွါရ၌ဖြစ်ကြသောမနောဒွါရိကစိတ်69ပါးတို့သည်အတိတ်ပစ္စုပန်အနာဂတ်ကာလဝိမုတ်ဖြစ်သောအာယုံ6ပါးလုံးကိုအဲ့ဒါအမတန်အောစရာကောင်းတာဗျာနော်ကွာတာမန်ဖတ်သွားရင်တော့လေဟိုထူးခြားတာမသိဘူးပေါ့တေချာစဉ်းစားခြင်းတော်တော်အောစရာကောင်းတာဗျာအဲ့တော့မနောဒွါရမှာဖြစ်တဲ့စိတ်ဒီမှာဆရာတို့ပြထားတယ်69ပါးဒါကမနောဒွါရိကစိတ်နော်မနောဒွါရမှာဖြစ်တဲ့စိတ်မနောဒွါရိကစိတ်အဲ့ဒီ69ပါးကအာယုံ6ပါးစလုံးကိုမြင်သိနိုင်တယ်နော်အာယုံ6ပါးစလုံးကိုသိနိုင်တယ်ပစ္စုပန်အာယုံတွေမကဘူးဟောအထေပစ္စုပန်အနာဂတ်နော်ပြီးတော့ကာလဝိမုတ်ဆိုတာကာလ3ပါးမှလွတ်တာပေါ့ဝိမုတ်ဆိုတာလွတ်မြောက်တယ်လေအဲ့တော့ကာလဝိမုတ်ဆိုတာအတိတ်ပစ္စုပန်အနာဂတ်လို့သတ်မှတ်လို့မရတဲ့အာယုံအဲ့ဒါဘာလဲလို့မေးရင်နိဗ္ဗာန်နဲ့ပညာပဲနော်နိဗ္ဗာန်ကအမြဲရှိတဲ့အာယုံအဲ့တော့နိဗ္ဗာန်ကအတိတ်နိဗ္ဗာန်ပစ္စုပန်နိဗ္ဗာန်အနာဂတ်နိဗ္ဗာန်တို့မကွဲဘူး။ဒါကြောင့်နိဗ္ဗာန်ဒီကာလဝိမုတ်လို့ဆရာတို့ခေါ်တယ်။အလားတူပဲကဆရာတို့ပြောတယ်ကတိုင်းနမိတ်ပညာ။နော်ဒီကတိုင်းနမိတ်ကလည်းပဲရှိမှမရှိတဲ့ဟာ။အဲ့တော့ဒါကဟာအတိတ်မှရှိတယ်ပစ္စုပန်ရှိတယ်အနာဂတ်ရှိတယ်လို့ပြောလို့ရပါမလား။အေးဒါကြောင့်ကာလဝိမုတ်လို့ခေါ်ပါတယ်။ဒါကြောင့်နိဗ္ဗာန်နဲ့ပညာလည်းသူကအယုံပြုနိုင်တယ်။ကဲအဲ့တော့စဉ်းစားကြည့်ဗျာ။နော်အတိတ်အာယုံဆိုတာကရှိမှမရှိတော့ပဲဘယ်လိုလုပ်ပြီးတော့မြင်နိုင်မလဲတချို့ကပြောကြတယ်ဗျာနော်တချို့ကပြောကြတယ်မှန်ရလားနော်ဆရာတို့ရှင်ရုံဘုရားဖူးဖူးတယ်ကိုမျက်စိပိတ်ကြည့်လိုက်အာယုံယူရှင်ရုံဘုရားမမြင်ဘူးလားကဲရုပ်ရှင်ကြည့်ပြီးတော့ဟောဒီဇလံကောင်းတော့ပြန်စဉ်းစားတယ်ဗျာအဲ့တော့ဇလံတွေပြန်မမြင်ဘူးလားအဲ့ဒါဘယ်လိုလုပ်မြင်လဲဒီအတိတ်အာယုံတွေဘယ်လိုလုပ်မြင်နေတာလဲအဲ့တော့အတိတ်အာယုံမြင်တာပဲနော်အတိတ်အာယုံမြင်တာပဲအဲ့တော့ဘာဖြစ်လို့မြင်တယ်လဲလို့ပြောရင်နော်ဆရာတို့စောစောကမျက်စိနဲ့မြင်တုံးအချိန်မှာအဲ့ဒီမြင်သိစိတ်ဖြစ်သွားတဲ့အချိန်မှာနော်ဆရာတို့တင်ညာကောမပါဘူးလားတင်ညာကမှတ်သားလိုက်ပြီလေဗျာဒီအာယုံကဘယ်လိုရှိတယ်ဆိုတော့သူကသိစိတ်မှတ်လိုက်ပြီအဲ့ဒီမှတ်လိုက်တဲ့နော်ဒီအချက်လက် data ပေါ့ဗျာနော်ဒီ sense dataအဲ့ဒါနောက်စိတ်နောက်စိတ်နောက်စိတ်လက်စိတ်ကန်းကန်းသွားတယ်လေ။ဟောဒီစိတ်ချုပ်သွားပြီမဲ့နောက်စိတ်ကိုဒီအာယုံကန်းပစ်လိုက်တယ်။သူနောက်စိတ်ချုပ်သွားပြန်ပြီ။အဲ့တော့ဒီအာယုံမှတ်ထားတာဒီတတိကလေးမှတ်ထားတဲ့တတိကလေးကူးကူးသွားတယ်ဗျာ။အဲ့တော့ဆရာတို့ကကွန်းကစီဒီမှာကူးလိုက်တဲ့အခါနော်ဆရာတို့အခုပြောနေတာအခုဒီမှာစီအတော်ဒီမှာအတန်တွင်းနေတယ်။နော်ဒါစီဒီမှာတွင်းလိုက်နေတယ်အဲ့တော့တွင်းလိုက်တဲ့ဟာကိုဆရာတို့ကဒီတတိကအဲ့ဒီ CD ထဲရောက်နေတာဒီ CD ကနောက် CD ကိုကူးလို့မရဘူးလားနောက် CD ကနောက် CD ကူးလို့မရဘူးအေးဒါကူးသွားအဲ့ဒီတိုင်းပဲကူးသွားတယ်ဗျာဒါရောက်စိတ်အစင်မှအမြဲလိုက်ပါနေတာစိတ်အစင်မှလိုက်နေတယ်ဆရာတို့တိတမျှအာယုံတွေဒီမှတ်သားမှတ်သားမှတ်သားလိုက်တဲ့ဟာတွေအားလုံးအဲ့ဒါစိတ်အစင်မှကြံရက်တာပဲနော်ဒီနေ့အပြီးတော့မှတင်လိုက်တဲ့ဟာအခုကမှတ်မှတ်မှတ်သွားတဲ့ဟာအဲ့ဒီမှတ်တိတဲ့ဟာကလည်းစိတ်အစင်မှကြံရက်တယ်နော်အဲ့ဒါကိုကပြန်အာယုံယူရင်အဲ့ဒါပြန်မှတ်မိတာပေါ့ဗျာအဲ့တော့ဆရာတို့ပိဋကဆရာတို့နော်တိပိဋကဆရာတို့ပြောသလိုဒါကိုကအမြဲပြန်အာယုံယူတော့မမိတော့ဘူးပေါ့နော်ကိုကအာယုံမယူဘဲနဲ့ဆိုတော့အပြစ်ထားကြတော့လေသူကမြုပ်သွားတာပေါ့ဗျာကြံတဲ့အာယုံတွေကများများများလာတော့သူကမထင်ရှားဘူးမထင်ရှားပေမဲ့တအံတမာတိကောင်းရင်ပြန်အာယုံယူမြင်နေဗျာနော်အေးဒါကြောင့်ဆရာတို့အတိတ်အာယုံဆိုတာဒါ record လုပ်ထားပြီးပြီနော် record လုပ်ထားပြီးပြီဆိုတဲ့အတွက်ကြောင့်ဒါပြန်အာယုံယူတော့ယူနိုင်နေကဲဒါဆိုရင်တော့အတိတ်အာယုံမြင်နိုင်နေဆိုတာဒါလက်ခံနိုင်ပြီပေါ့နော်အဲ့တော့မနေ့ကဆရာပြောသွားတာနော်လက်တစ်ဖြစ်မှာစိတ်ကကလေးသသိမ့်ဖြစ်တာမှမျက်စိမှာအာယုံထင်းရင်ဒီအာယုံကိုနော်သိဖို့ကဒီစိတ်စင်တန်းနေဖြစ်သွားတာဖြစ်သွားတာဖက်ကနေတစ်ချက်ပဲပြီးသွားတာပဲအဲ့ဒီဖြစ်စေချိန်မှာတော့ဆရာတို့ဘယ်လိုမှကြည့်လို့မမြင်ဘူးဟောဒီစိတ်ချုပ်သွားတဲ့အခါအတိတ်အာယုံဖြစ်မသွားဘူးလားချုပ်သွားပြီဆိုရင်တော့အတိတ်အာယုံဖြစ်သွားပြီအဲ့ဒီအတိတ်အာယုံကိုမနောဒွါရမှာထင်နိုင်နေဆိုအဲ့မနောဒွါရမှာပြန်ကြည့်တာနော်ဘဝင်စိတ်ဘဝင်စိတ်ကဆရာတို့နှလုံးသွေးထဲမှာသူကဖြစ်နေတာ အဲ့ဒီမနောဒွါရမှာပြန်ကြည့်တာဒီစိတ်အစဉ်ပြောင်းမြင်တာဗျာနော်ဖြစ်တဲ့သူဖြစ်တဲ့အချိန်တော့မသိဘူးနော်အဲ့တော့ဒီဖြစ်သွားပြီးတာပြန်ကြည့်တဲ့ခါကျတော့ဆရာတို့ဘာနဲ့သွားတရံတူလဲခဏိကဘာပေါ်ပွဲကြည့်တာနဲ့တူတူပဲနော်ကဘာပေါ်ပွဲကဟာအချိန်ရင်လုပ်ပြီးဘုံဘုံဆုံးနဲ့ကန်သွင်းလိုက်တော့ဝင်သွားတာဟာဘယ်လိုလုပ်ဝင်သွားလဲရုပ်တရက်မသိဘူးချက်ချင်းပဲတယ်လီဗီရှင်းကဘာလုပ်ပြီးလဲ slow motion ပြန်ပြလိုက်တော့ဟာပြပြကလေးဒါတော့ကိုကဘလို့လှုပ်သွားတာတခါတော့ဘသူကကန်လဲဘလို့ဝင်ဘလို့ဝင်သွားတယ်ဆိုတော့ကြာကြနာနာလေးသိရပ်ထားလိုက်လေရဒီအတိုင်းပဲအဲ့ဒါဟောမြင်ပြီးတာအဲ့ဒါစိတ်အစင်မှာပြန်တော့ replay လုပ်တဲ့အခါကျတော့ဖြည်းဖြည်းကွာတလုံးပြီးတလုံးကိုစီစစ်သွားလို့ရတယ်ဗျာဒါကြောင့်အဲ့ဒါစစ်ဆေးသွားတဲ့အခါဖြစ်သွားတဲ့စိတ်အစင်နံဘာစိတ်ဘာစိတ်ဖြစ်သွားတာမြင်တာမြုံနေမကောက်ဒီစိတ်မှာဘာစီတဲ့တိတ်တိတ်ရှင်နေဆိုတော့အဲ့ဒါပါပြန် analyze လုပ်လို့ရတယ်ဗျာ။အဖောက်ယောဂီတွေနော်ဖောက်ယောဂီတွေအခုလက်တွေ့လုပ်နေတာ။ဒါကြောင့်ဆရာတို့ကအော်ဒါဗိဓမ္မာမှာဒီလိုဖျားဟောထားတယ်။ဒါကြောင့်ဒါလုပ်နိုင်တယ်ဆိုတာဆရာတို့သိ။ကဲဗျာအတိတ်အာယုံတော့နော်ဆရာတို့သိနိုင်တယ်ဆိုတာလက်ခံပြီ။အနာဂတ်အာယုံဘယ်လိုလုပ်သိ။ဖြစ်မှာမဖြစ်သေးတာဘယ်လိုလုပ်သွားမြင်မလဲဘယ်လိုလုပ်သိမလဲဒီလိုပြောကြတာ။နော်ဒါမဲ့စိတ်ရဲ့ဆွမ်းအားကတော်တော်အော်စရာကောင်းတာနော်အနာဂတ်အာယုဆရာတို့ကတမန်အဖြစ်ဆိုရင်ဆရာတို့ကနော်ဒါမသိနိုင်ဘူးပေါ့ဟောဆရာတို့သိပ္ပံပညာမှာနော်ကဘာမြေကြီးကနေကိုပတ်နေတယ်ပြီးတော့လကကဘာမြေကြီးကိုတခါပြန်ပတ်တယ်နော်အဲ့တော့ကဘာမြေကြီးသွားရလကလည်းလိုက်ပြီးတော့ပတ်နေတာပဲအဲ့တော့ကဘာပတ်တဲ့လမ်းကြောင်းလာပတ်တဲ့လမ်းကြောင်းသူတို့ကဒါကိုနော်တခါတဲ့ graph ဆွဲလိုက်တဲ့အခါဘယ်အချိန်ဘယ်အခါမှနေချက်မယ်ဘယ်အချိန်ဘယ်အခါမှလာချက်မယ်သိတယ်ဗျာကြိုပြီးတော့သူတို့ကပြောနိုင်တာပြောတဲ့ဟာတခါတဲ့စက်ကမလွဲမှန်နေနော်ဒါအနာဂတ်ပေါ်ဒါသိပ္ပံနေနဲ့မြင်တာဒီတိုင်းပဲဒီစိတ်အစဉ်တွေဖြစ်နေတဲ့ဟာကိုအဲ့ဒါလိုက်ပြီးတော့ကြည့်နိုင်တယ်ဆိုရင်အခုဖြစ်နေတဲ့စိတ်အစဉ်ကဘယ်ကိုဒါ graph ဆွဲတယ်လို့ပေါ့ဗျာနော်အဲ့တော့ဘယ်ကိုဥတည်နေတယ်ဆိုတော့အဲ့တော့နောက်ပါဖြစ်လိမ့်မလဲဆိုတဲ့ဟာမြင်နိုင်နေဗျာအဲ့တော့ထူးထူးခြားခြားကတော့အဲ့ဒီဆွန်းလုံးကိုတော့ဥပတင်ပဲနော်ဆရာပြောတယ် तू ကသူ့ဇနီးက तू ကတရားထိုင်နေတာသိမကြည်တော့တိုးထဲမှာ तू သွားအထုတ်တာကိုတိုးထဲမှာအထုတ်လို့အဲ့ဒါနော်ဇန်သမာဓိကြီးရလာတဲ့အခါ तू ကအနာဂတ်ပါကြုံမြင်သွားတယ်ဗျာအနာဂတ်ဖြစ်ရတဲ့ကြုံမြင်သွားတာအကျိုးမြင်သွားတဲ့အတိုင်းသူကဟောမြို့တဲ့ရွာတဲ့ဝင်လာတဲ့ငယ်ချင်းတွေ့ဖြေကောင်းမင်းတတိထမင်းတော့နှစ်ရကြမင်းဖြားမှာဖြေကောင်းမင်းတတိထမင်းခုနှစ်ရကြမင်းသေးမှာမင်းကုသိုလ်များများလုပ်ထားသူပြောတဲ့အတိုင်းမှန်နေဗျာပြောတဲ့အတိုင်းအကုန်မှန်နေတယ်ဒါကြောင့်နော်မောင်ပတ်တင်မြို့တဲ့ရွာတဲ့ဝင်သူတငယ်ချင်းတွေရှောင်ပြီးမအတွေ့မကန်တော့သူပြောလိုက်မင်းသေးလေးဆိုသေးပါကုန်ဗျာအဲ့တော့ဘာဖြစ်လို့အဲ့လိုကြိုပြောနိုင်တယ်လဲ။နော်ကြိုပြောနိုင်တယ်လဲဆိုတဲ့ဟာကတမာတိဆွမ်းအားပဲ။တမာတိဆွမ်းအားနဲ့တအနာဂတ်ကိုဖြစ်သွားတာ။အာယုံယူလိုက်တယ်နဲ့သိသိသွားတယ်ဗျာ။သိသွားတာ။အဲ့တော့ဆရာတို့အဲ့ဒီဒိဗ္ဗစက္ခု။နော်ဒိဗ္ဗစက္ခုကဆရာတို့ကနတ်မျက်စိလို့ခေါ်တာ။အဲ့တော့နတ်မျက်စိဒီဒိဗ္ဗစက္ခုရရင်ဒီကဘာလုံးဘယ်များပါရှိတယ်ဆိုအကုန်မြင်နိုင်တာ။အင်နာအောစရာကောင်းတာဒီစိတ်ရဲ့ဆွမ်းအား။နော်ဆရာတို့ကအခုကအဲ့ဒီ handphone တွေ telephone တွေပေါ်လာတဲ့အခါကျတော့ဆရာတို့ဒီကနေပြီးတော့နော်မိတ်ဆွေတွေကဘာဘယ်နေရာပဲရှိရှိဆက်လို့မရဘူးလားဟိုအိမ်အောက်မှာနော်ဆိုဒီဟိုဒီဟိုဒီ basement မှာသွားနေရင်လည်းဆက်လို့ရတာပဲကားတွေရှိနေရင်လည်းဆက်လို့ရတာပဲဘယ်နေရာပဲသွားသွားဒီအတန်ကလိုက်ပြီးတော့ရှာလို့ရတာအဲ့ဒီသဘောပဲဒီပါစခုရရင်ဒါကအကုန်မြင်တာပဲအကုန်မြင်တာပဲဗျာပြီးတော့ဆရာတို့ကအဲ့ဒီဒိဗ္ဗစက္ခုရပြီးရင်အနာကတန္တအပိညာဉ်ဆိုတာတက်လို့ရတယ်။အဲ့ဒါလေစိတ်ကိုတမာတိကောင်းအောင်လေ့ကြည့်ပြီးတော့အဲ့ဒါအဋိဌာန်တာပဲ။နော်အဋိဌာန်နဲ့ဆွမ်းအားနဲ့ကဲမနေ့ဖန်ပါဖြစ်မလဲ။နောက်နော်ခုနှစ်ရက်ကြာပါဖြစ်မလဲ။နောက်တလပါဖြစ်မလဲ။အာယုံယူသွားသိတယ်ဗျာ။အဲ့ဒီအနာကတန္တအပိညာဉ်။နော်အနာကတန္တအပိညာဉ်ကြတော့မြတ်စွာဘုရားတို့ကြတော့အကတ္တမရှိမြင်တာ။ဒါကြောင့်သူမိတာယသိနော်မြေမှာဝန်လျာမှောက်နော်သူကမှောက်ပြီးတော့နော်အိတ်နေပြီးတော့အဲ့တော့ခေါင်းထောင်လက်ကတော့အလုတ်ချီထားတော့ဗောဗျာဖះကြာပန်းငါးခိုင်သူကလှူပြီးတဲ့အခါ สุปันเนาะเนาะสุปันน่ะเออตัปปิญญุตตญาณยะบาลุอีอิดัมเมปุญญังตัปปิญญุตตญาณตปิสโยโหตุเออดิวิงกราญัสสอพยาก็เอออายุญูวะล่ะแกดิမျိုးตาพยาสุปันณีบีตูปันเนี่ยใต้พยาผิดไหนมะล่ะแกตูผิดเลยสิงเบมาเบร่อผิดมะเลยเออจี้ล่ะဒီကဘာမှမဖြစ်ဘူးနောက်ကဘာမှမဖြစ်ဘူးနောက်ကဘာမှမဖြစ်ဘူးကဘာပေါင်း၄သင်ချီတဲ့ဗျအဲ့တော့မရေတွက်နိုင်တဲ့ကဘာပေါင်းနော်အဲ့ဒါအစင်တန်းတစ်ခုကိုတသင်ချီလို့ခေါ်တာဥမာများသောပြည့်စုံဘုရားတဆူပွေ့ပြီးရင်ကဘာပေါင်းအသင်ချီမရေတွက်နိုင်အောင်ကြော်ပြီးတော့မှနောက်ဘုရားတဆူပွေ့တယ်ဗျအဲ့ဒါကိုတသင်ချီလို့ခေါ်လိုက်တာပဲနော်အဲ့ဒီဘုရားတဆူပွေ့ပြီးနောက်ကဘာတသင်ချီသွားပြန်ပြီးနောက်ဘုရားပွေ့ဖို့ကအဲ့ဒါလေးသင်ချီနဲ့ကဘာတသိန်းကျော်လွန်တဲ့အခါဟောဒီဗဒ္ဒကဘာပေါ်လိမ့်မယ်။နော်အဲ့ဒီဗဒ္ဒကဘာမှာသုထမြောက်ဖယားဂေါရမအမိနဲ့ဖယားအဖြစ်ရောက်လိမ့်မယ်။သူ့မိဘကတုတ်ဒေါသနာမင်းကြီးနဲ့မေတော်မာယာဒေဝီဖြစ်လိမ့်မယ်။နော်အက္ခဝကတဝကနပါကရှင်သာရိပုတ္တရာနဲ့ရှင်မောက္ကလံဖြစ်လိမ့်မယ်။အကုန်ဟောသွားပါလေ။ဖယားတို့အဲ့ဒါဗျာဒိတ်ပေးတယ်ခေါ်တယ်နော်ဒါအနာဂတ်ကိုချိုးတင်ပြီးတော့ဟောတာပဲဘယ်တော့မှမမှားနော်ဘယ်တော့မှမမှားဘူးတယ်ဗျာဒါအနာဂတန္တအပိညာအဲ့တော့မြတ်မင်္ဂလာထဲမှာနော်ပြီးကြရလမြတ်မင်္ဂလာအာဩစရာပဲနော်အဲ့ဒီထဲမှာဆရာစန္ဒရာကလည်းသူ့ရဲ့ကိုထွေဖြစ်ရတယ်သူရေးရေးသွားတာနော်အဲ့ဒါမင်းယူဝေကလည်းသူ့ရဲ့စာအုပ်ကနေအဲ့ဒါဖော်ဖော်ပြနေတာအင်မတန်ကောင်းတယ်ဗျာအဲ့တော့ပြီးကြရအဲ့ဒီဒီပြီးကြရလကနော်အဲ့တော့ तू အိန္ဒိယကိုသွားလေတာအိန္ဒိယသွားလေတယ်ဆိုတာလေ तू ဗေဒင်ကျမ်းနေသွားဆူဆောင်းဖို့အဲ့ဒီဆူဆောင်းသွားတဲ့ခါကျတော့အဲ့ဒီမှာနော်ဒီမဒရတ်မှာအဲ့ဒီဟောစာဒန်နဒီဟောစာဒန်လို့တော့ခေါ်တယ်ဗျာနော်နဒီဟောစာဒန်ဒီအဲ့ဒီမှာနော်ကိုယ့်ရဲ့ကိုမလားမလားမကူမနော်ဘယ်လိုလုပ်သိတာမသိ तू အဲ့ဒါအဲ့တော့သူကသွားတဲ့ခါကျရင်သူ့ရဲ့ဟောစာတန်လေးချိန်ချင်တယ်။အဲ့တော့ကိုယ့်ရဲ့ဇာတာတွေဘာတွေပြရတယ်။နော်အမိနာဖယ်ဖိနာမေတွေပြရတယ်။အဲ့တော့ရှိကယသိတွေအဲ့ဒီယသိတွေကဒီကိုလာပြီးတော့ဟောစာတန်မေးမဲ့လူတွေဘသူတွေလာမယ်ဆိုရင်ကြိုသိထားတယ်ဗျ။ကြိုသိထားတော့အဲ့ဒီလူတွေရဲ့နော်အဲ့ဒီအချက်လက်ဒီအားလုံးကအဲ့ဒါဟောစာတန်းနေဟောပြီးတော့ပေစာနဲ့ဟောတယ်အဲ့ဒါပေဒုတ်ဒီတယောက်စာထောင်ချီပြီးတော့အဲ့ဒါဟောထားတာအဲ့တော့ဂုံကဆရာတို့ဒီနော်ဆရာစန္ဒရသွားတော့အဲ့ဒါသူ့ရဲ့ဟောစာတန်းနေသိချင်တယ်ဆိုတော့အဲ့တော့သွားရှာပေးတဲ့သူငါးချက်ပေးရတယ်ဒီပြောတာငါးချက်ပေးရတာအဲ့ဒီလူကအကောပေဒုတ်ဒီထဲကနေပြီးတော့အဲ့ဒါလိုက်ရှာတာပဲကိုပြောတဲ့နာမည်နဲ့ကိုဇာတာနဲ့အဲ့ဒါလိုက်ရှာတာလိုက်ရှာလို့ယူလာနာမည်တော့တူးနေတယ်မိဘနာမည်ကြည့်လိုက်မတူရင်ဒါငါဟာမဟုတ်သေးဘူးအဲ့တော့လေပြန်ရှာပါဦးစင်ပြန်ရှာပေးတယ်ပြန်ရှာပြီးရင်အဲ့ဒါအဖေနာမည်လည်းတူတယ်အမေနာမည်လည်းတူတယ်အဖေပါလို့တယ်အမေပါလို့တယ်အဲ့တော့ရှာစန္ဒရာတဲ့နော်သူ့အမေကမှဒေါခနော်အဲ့တော့ကိုကုံစုံရောင်းတယ်ဆိုတဲ့ဟာပါတယ်ဗျအဖေကနာမည်ဘူးပါလို့တယ်ဆိုတော့ပါတယ်ဗျပြီးတော့နော်ဒီဆာစန္ဒရာကသူ့နာမည်နာမည်ကဘာလဲဆယ်တန်းအောင်နဲ့ဆရာပြည့်အောင်နဲ့36နှစ်အရွယ်မှာဘေးရင်ဆထွက်တယ်ဘေးရင်ကဝင်ငွေတလဘလောက်ရတယ်အဲ့ဒါပါပါတာနော်အဲ့ဒါပါပါတယ်ဗျာပြီးတော့သူကပြောတယ်နောက်ဆုံးပိုက်ပဲအဲ့ဒီမှာကြာတော့ဟိုတုန်းကမြင်းလောင်းကွယ်ကိုနော်ဒီဆရာတို့ဒီမြို့မကွင်းကမြင်းပြိုင်ကွင်းကိုအဲ့တော့ဆရာတို့အာကစားကြီးရတယ်နော်အဲ့ဒီမြင်းပြိုင်ကွင်းမှာအဲ့တော့တငယ်ချင်းတွေကမြင်းလောင်းတဲ့ခါကျတော့အဲ့ဒီမြင်းမီတင်ကလေးစောက်တယ်။နော်အဲ့ဒါလဲဝယ်ခဲ့ပြီပါဆို။ तू အဲ့ဒါဝယ်ပြီးတော့ तू ထွက်နေတာ။အဲ့ဒါပါပါတယ်။ခင်ဗျားကပြီးခဲ့တဲ့နှစ်ကနေစပြီးတော့မြင်းလောင်းမှုတော့ဆိုမြင်းမီတင်မှာထွက်ချက်နေတာဆိုအပါတယ်ဗျာ။အကုန်ပါတယ်။နော်အဲ့တော့နောင်ပါဖြစ်မယ်ဆိုတာလဲပါတာပဲအဲ့ဒီထဲမှာ။အော်စရာ။စဉ်းစားကြည့်ဒီအပိညာရတဲ့ဒီယသိကြည့်တယ်။နော်ဒီဆရာစန္ဒရာကလာမယ်ဆိုတော့ဘယ်လိုလုပ်သိထားလဲအဲ့တော့သူ့ရဲ့ဟာကိုအကုန်အဲ့ဒါတခါတည်းအချက်ကလက်တွေအသေးစိတ်တွေဘယ်လိုလုပ်သိထားလဲအဲ့တော့အင်မနာအာဩစရာကောင်းတယ်တဲ့ဆရာစန္ဒရာပြောတာအဲ့ဒါဒီကြတာဘိညာဉ်စွမ်းအပဲ ဲ့တော့ဆရာတို့နောက်တစ်ခုလေအနိကတိတာကကွာဥဒီဥပတင်တို့တို့ဒီဆုံးလုံးကိုယ်တော်တို့တိတယ်လို့မျိုးပေါ့ဗျအဲ့တော့ဆရာရေးထားတဲ့ရှိဝါနောက်ကွာတချို့သောလူတွေကမွေးကလေးကသူကစိတ်တကိုးပါတယ်လို့ခေါ်တယ် psychic power အဲ့ဒီလူတွေကတို့ဒီဆရာတို့ဟိုတစေတွေတို့ဒီပြိတ်ထားတယ်နတ်တွေအကုန်တို့မြင်တယ်သူတို့အဘိညာဉ်မလိုဘူးသူတို့ကနော်အတိတ်ရဲ့ဆွမ်းအားနဲ့သူကသိတာအဲ့တော့အက်စတာရောဘတ်ဆိုတာအင်္ဂလန်ကအင်မတန်နာမည်ကြီးတဲ့မျိုးသမီးသူကအဲ့ဒါလိုငငယ်ကလေးကသူအာယုံအလုံးသူကမြင်သိထားတာသူပြောတာလမ်းလျှောက်သွားရင်အရာလမ်းထဲမှာလဲကွန်းကဖိတ်တာတွေရောနတ်တွေရောအများကြီးပဲအဲ့တော့သူ့လမ်းသူသွားကိုလမ်းကိုသွားပဲအဲ့ဒါပွဲစီတန်းလျှောက်တယ်လို့ပဲနော်အဲ့တော့နောက်ကျော်တယ်ရိုးသွားတော့ပေါ့လေသူပြောတာအဲ့တော့သူငငယ်တုန်းကမွေးပြီးတော့၃နှစ်အရွယ်လောက်မှာသူ့ရဲ့အကိုကသူ့မမွေးခင်ပြေးသွားတာပြေးပြီးတော့နတ်ဖြစ်နေတယ်ဗျာအကိုကအဲ့ဒီအကိုနတ်ကဒီအစတာတော့ပငငယ်ကလေးနဲ့ခလေးကလေးနဲ့လာကစားတာလာကစားတော့သူကလည်းစကားပြောဟိုကလည်းစကားပြောပေါ့အဲ့ဒါသူ့ဖေကသူ့ကိုခပတ်နဲ့ရိုက်တယ်ဗျာမင်းကတယောက်တည်းဘာဖြစ်လို့စကားတွေလျှောက်ပြောနေတာလဲမင်းအယူလားဆိုတော့ရိုက်တယ်ဗျာအဲ့တော့ तू မြင်နေလို့ तू ရိုက်တယ် तू ပြောနေတာရိုက်လိုက်တော့ तू ဘုမစိတ်ရှုပ်သွားတာပဲတဲ့အဲ့တော့ तू ဖေသေးတယ်ဗျာသေတော့အဲ့ဒီအိမ်မှာတစီဖြစ်နေတာနော်ဒါကြောင့်ဒီအဖေမေတွေတချို့လူတွေသေကိုယ်အိမ်မှာပဲတစီတွေဖြစ်နေနိုင်တယ်နော်အဲ့တော့တစီဆိုတာနတ်တစီလည်းဖြစ်နိုင်တယ်ပြိတာတစီလည်းဖြစ်နိုင်တယ်ဒါကြတော့နတ်တစီဖြစ်လိမ့်မယ်နော်ဒီအဖေသေးတော့နတ်တစီအဲ့ဒီအိမ်မှာပဲနေနေဒီသမီးနဲ့တွေ့နေတာကိုသမီးကသူ့နဲ့အဖေကအိမ်မှာဆက်နေနေတဲ့သဘောမျိုးဖြစ်နေတာပေါ့ဗျာအဲ့ဒီအဖေနတ်ကအနာဂတ်ကိုသိသိနေတာဟဲ့ခုနှစ်ရက်ကြာရင်ဘယ်မျိုးကဧည့်သည်လာလိမ့်မယ်မင်းမေပြောထားဟဲ့နောက်ခုနှစ်ရက်ကြာမင်းအမအကြီးကျယ်ဖျားလိမ့်မယ်ဘာယောဂဖြစ်လိမ့်မယ်ကျူးကျူးပြောတယ်ဗျာနော်ဒါကြောင့်ဆရာတို့ကနတ်တွေကဒိဗ္ဗစကုရှိတယ်ဆိုတာယုံကြည်နိုင်ပါတယ်အဲ့တော့တို့အားလုံးမြင်တဲ့ပြင်အနာဂတ်ကိုပါမြင်နိုင်တယ်နော်ဆရာတို့လည်းတမာတိရှိနိုင်ရင်အနာဂတ်ဒါကိုအမြင်နိုင်နိုင်ပါတယ်အဲ့တော့အတိတ်ကကိုယ့်ရဲ့ပါရမီပေါ့လေပါရမီပါလာရင်အဲ့ဒါတမာတိရှိတယ်ဆိုရင်တော့အနာဂတ်မြင်နိုင်ပါတယ်ဒါကြောင့်ဖောက်တော်ရမှာလားတရားအထုကြပါနော်ဒါဇန်တမာတိတက်မှာကိုတက်လိုက်ရင်အဲ့ဒါလိုအကြမြင်နေရတဲ့လူတွေလည်းပေါ်လာမှာပေါ့ဗျာအကြမြင်ရတယ်ဆိုရင်တတိဖြစ်ပြီပေါ့ဗျာနော်နောက်လာဖွင့်မယ်နော်ဒီအသိဉာဏ်ဘယ်နံပါတ်ကပေါက်မယ်ဆိုတော့ကြိုသိနေပြီ။ဟာဒီပစ္စည်းကနောက်10နှစ်ဆိုရင်တော့ဟာဒါဒီအိမ်ကဈေးက10စားတက်မယ်။ဒီကားဝေထိုင်နေဈေးတက်လိမ့်မယ်ကွာသိနေတယ်ဆိုရင်တော့ဒါတတိဖြစ်မှာပေါ့။နော်။ကဲအဲ့တော့စိတ်ရဲ့စွမ်းအားကအနာဂတ်ကိုလည်းသိတယ်ဆိုတဲ့ဟာ။ဆရာတို့ဖောက်တော့ရမှာအဲ့ဒါပေါ့။နော်ဆရာတို့ကဖောက်တော့ရမှာပရိစ္ဆသမုပ္ပါအကြောင်းကျိုးဆက်နွယ်မှုကိုမြင်အောင်ရှုရမှာ။နော်ဒါဆရာတို့ဝိပဿနာရှုတဲ့အချိန်မှာအဲဒီအကြောင်းကျိုးဒီပရိစ္ဆသမုပ္ပါအကြောင်းကျိုးဆက်နွယ်မှုကိုထိုးထွင်းပြီးတော့မြင်အောင်မရှုနိုင်ဘူးဆိုရင်ဘယ်တော့မှမဲ့ညာဖူညာမရနိုင်ပါဘူးဆိုတာနော်ဆရာရဲ့အဲဒီအမြတ်ဆုံးပန်းတဲ့ဤကံပိုင်တို့နော်ထောက်တော်အမိတ်ဆက်တို့မှာကြည့်ကြည့်ပါဒါတွေနော်ကျန်ကန်ကိုးကားနဲ့ဆရာတို့ပြီးထားတာပါအဲ့တော့အခုကြတော့လေအဲဒီဆရာတို့ရဲ့စာတန်းဒီကျင်းကျင်းကလေးနဲ့ဒါပေါ့နော်သမထဝိပဿနာဘယ်လိုရှုရတယ်ဆိုတဲ့ဟာပါတယ်ဗျာပါတယ်ဆိုတော့ဒါရှုဖို့မလိုဘူးလားအေးကိုကရှုနိုင်တယ်ဆိုရင်ရှုရမှာပေါ့ဗျာနော်အဲ့တော့ဒါတိသွားရင်အတိတ်ဘဝကိုဘာတွေလှုပ်ထားတယ်အဲ့ဒီကနေကွန်းကနော်ဒီကိုထူလိုက်ထူတောင်းလိုက်တဲ့ကံနဲ့ဒီဘဝရောက်လာတယ်ဒီဘဝမှာအခုလှုပ်ထားတဲ့ကံကြောင့်နောက်ဘဝဘာဖြစ်တယ်လဲဒါကြောင့်ဆရာတို့အတိတ်ကိုရဲ့အတိတ်ဘဝတွေသိချင်တယ်သိရင်အနာဂတ်ဘဝဘာဖြစ်မယ်သိချင်တယ်ဆိုရင်ဖောက်တော့ရလာပါနော်လာအထုတ်ရင်အဲ့ဒါသိရပါတယ်ဗျာကြာကြာနာနာသိရတာပါနော်ကြာကြာနာနာသိရတာပါအဲ့တော့အင်မန်စိတ်ဝင်စားစရာကောင်းပါတယ်ကဲဒါလို့ဆိုရင်တော့ရပါပြီဆရာတို့နောက်စာမျက်နှာ93ကအလေကခေါင်းစဉ်ဆရာတို့သွားပါမယ်အာယုံအတိတိယူနိုင်သည့်စိတ်ညာဆိုပြီးတော့စိတ်ကြီးကအာယုံယူနိုင်တဲ့စွမ်းအားမတူဘူးဆိုတာဘုရားဟောတယ်ဗျ။ကဲအဲ့ဒီမှာဇာတို့နော်ဒီစာလုံးအနှစ်လောက်ပဲဖတ်သွားရင် ကာမအာယုံကိုသာယူနိုင်တဲ့စိတ်25ပါးရှိတယ်။မဟဂုတ်အာယုံကိုသာယူနိုင်တဲ့စိတ်6ပါးရှိတယ်။ပညာကိုသာအာယုံယူနိုင်တဲ့စိတ်21ပါးရှိတယ်။နိဗ္ဗာန်ကိုအာယုံယူနိုင်တဲ့စိတ်10ပါးရှိတယ်။ကဲအဲ့ဒါတွေကိုဆရာတို့နော်ကိုဒီဇယားလုပ်ပြထားပါလေ။နောက်မှတွဲပြထားတယ်။ကဲအာရမဏဇယားလေးကျေးဇူးပြုပါတော့။အဲ့ဒီအာရမဏသင်္ဃဟဇယားပဲဗျာဒါ။နော်အဲ့တော့ဒီဘက်မှာတော့အာယုံနေပြထားပါလေ။အာယုံကတော့အာရမဏပစ္စည်းအာရမဏဆိုတာအာယုံပဲအာယုံကပစ္စည်းဆိုအကြောင်းတရားဒီအာယုံအကြောင်းတရားကိုအကျိုးပြုပြီးအကြောင်းပြုပြီးတော့အကျိုးတရားပစ္စုပ္ပန်နော်အဲ့ဒီပစ္စုပ္ပန်ကိုအာရမဏိကလို့လည်းခေါ်တယ်အာရမဏအာရမဏိကအာယုံကြောင့်ဖြစ်လာတဲ့အကျိုးတရားအဲ့ဒီအကျိုးတရားတွေကစိတ်တွေပါပဲနော်ဒီမှာဆရာတို့စိတ်တွေပြထားတယ်စိတ်ချင်းစေတသိက်တွေလည်းတွဲပါတာပေါ့ဗျာကဲဒါအာယုံကိုဒီမှာဆရာတို့ဒီဇာကိုကြည့်တဲ့နည်းကနော်ပစ္စုပန်ရူပာယုံကိုအာယုံယူနိုင်တာဘာလို့လဲသက္ခဝိညာဉ်တွေးပဲပစ္စုပန်တတ္တယုံအာယုံယူနိုင်တာသောတဝိညာဉ်တွေးပစ္စုပန်ခန္ဓာယုံအာယုံယူတာခန္ဓာဝိညာဉ်တွေးပစ္စုပန်ရတ္တယုံအာယုံယူတာစိဉ္ဝဝိညာဉ်တွေးပစ္စုပန်ဖဋ္ဌပါယုံအာယုံယူတာကာယဝိညာဉ်တွေးဒါကြောင့်ဒီပစ္စုပန်အာယုံ၅ပါးကိုပစ္စုပန်ပင်စာယုံဒီ၅ပါးယူနိုင်တဲ့စိတ်က10ပါးရှိတယ်ဒါတွေးပင်စာဝိညာဉ်10ပဲပြီးတော့အဲဒီပစ္စုပန်အာယုံ၅ပါးစလုံးကိုယူနိုင်တဲ့စိတ်မနောဓာတ်၃ပါးတဲ့အဲ့ဒါပင်စဒွါရဝိဇန်နဲ့တမရိဆိုင်တွေးစောစောတုန်းကသူတို့က၅ဒွါရမှာဖြစ်တယ်ဆိုတော့ရှားတို့မြင်ခဲ့ပြီ၅ဒွါရမှာဖြစ်တဲ့အတွက်၅ဒွါရမှာထင်တဲ့အာယုံ၅ပါးစလုံးကိုသူတို့သိနိုင်တယ်ပြီးတော့အောက်ကိုပြန်ဆင်းလိုက်နော်တရားယုံ၁၁ပါးနဲ့ဟာတိတုပ္ပစိတ်ပေါင်း၁၂ပါးအဲဒီ၁၂ပါးကကာမစိတ်54ခုမြင်တယ်ဒီစိတ်တွေမှာရှင်တဲ့စေတသိက်52ပါးပြီးတော့ယုတ်28ပါးလုံးဆိုတော့အာယုံ6ပါးစလုံးပေါ့ဗျာစိတ်စေတသိက်နော်ဒါသူခုမှယုတ်တွေပါပါလာတော့ဓမ္မယုံမှာသူကမြင်နိုင်တယ်ဆိုတဲ့သဘောပေါ့ပြီးတော့အဲ့ဒါကိုဒါကာမစိတ်အထိအာယုံ6ပါးကိုကာမအာယုံ6ပါးလို့ခေါ်ပါတယ်အဲ့တော့ဓာရီအလုံးကကာမအာယုံတွေပဲနော်ဓာရီကလည်းဒီကာမအာယုံ6ပါးထဲမှာပါတယ်ဒါကြောင့်ဆရာတို့ပေါင်းလိုက်တော့33ဆက်နှစ်ပေါင်းတော့25နော်ကာမအာယုံတမျိုးတည်းကိုယူနိုင်တဲ့စိတ်အဲ့ဒါကာမဧကံစိတ်25ပါးကိုကနံပါတ်1ဆရာတို့ဖတ်သွားတာအဲ့ဒါပါပဲနော်ကာမအာယုံကိုယူနိုင်တဲ့စိတ်25ပါးဆိုတာဒီစိတ်25ပါးဖြစ်ပါတယ်ကဲနောက်တစ်ကြောင်ဆရာတို့ဆင်းမယ်နော်နောက်တစ်ကြောင်ဆင်းတော့အာဟုတုစိတ်12ပါးရေမဟာကုတုညာနာဝိပယုတ်4ပါးမဟာကရိယာညာနာဝိပယုတ်4ပါးပေါင်း20နော်အဲဒီစိတ်20ကဘယ်ထိယူနိုင်လို့လောကီစိတ်81ပါးဆိုတော့မဟကုတ်စိတ်29ပါးပါပါလာတာပေါ့ဟုတ်ပြီနော်အဲ့တော့ဒီဇာတ်တော့လည်းမမိလိုက်ပါနဲ့နော်ဆရာတို့ကအကုန်ကကာမစိတ်54မဟကုတ်စိတ်29ပါးပေါင်းလိုက်တော့လောကီစိတ်81ပြည့်မဖြစ်လာဘူးလားနော်အဲ့တော့ဒီလောကီစိတ်81ပါးမှာမဟကုတ်စိတ်29ပါးပါတယ်အဲ့ဒီတိတူကယူနိုင်တယ်ပြီးတော့ဒီစိတ်တွေနဲ့ရှင်တဲ့စေတသိက်အားလုံး52ပါးလုံးမြင်တယ်ယုတ်28ပါးပြီးတော့ပညာကုဏကတိုင်းသမိတ်အာယုံစတွေလည်းမြင်နိုင်တာပေါ့ဗျာအဲ့ဒီလောကီစိတ်အထိအာယုံ6ပါးကိုလောကီအာယုံ6ပါးလို့ခေါ်တယ်ဒါရောက်ဒီစိတ်20ဒီလောကီအာယုံ6ပါးကိုယူနိုင်တယ်တခါအောက်ကိုဆင်းတယ်ကုဏမဟာကုသိုလ်ညာနာဝိပယုတ်4ပါးယူထားတယ်အခုကြတော့မဟာကုသိုလ်ညာနာသံပယုတ်4ပါးဒီတော့ရူပကုသိုလ်အပိညာနှစ်ပါးရူပကုသိုလ်အပိညာစိတ်ဆိုတာဒီစိတ်ကိုပြောတာနော်ရူပဝါစရပင်စမဇံကုသိုလ်စိတ်အပိညာရှားတို့နော်အထူးသိတဲ့ညာကိုကထူထောင်တဲ့အခါဒီစိတ်ကိုအခြေခံပြီးတော့အဓိဋ္ဌာန်ရတယ်အဲ့တော့ဒီစိတ်နဲ့ရှင်ပြီးတော့အဲ့ဒီအပိညာဖြစ်လာရင်ကိုကအပိညာတကူကဖြစ်လာတာပဲဒါကြောင့်သူ့ကိုကုသိုလ်အပိညာလို့ခေါ်တယ်ယဟန္တာတွေကြတော့သူတို့ကနော်ကရိယာစိတ်တွေဖြစ်တော့ပင်စမဇံကရိယာစိတ်အခြေခံပြီးတော့အပိညာတက်တယ်။ဒါတော့ဒီစိတ်ကိုကြတော့ကရိယာအပိညာလို့တို့ခေါ်တယ်။အဲ့တော့အခုဆရာတို့ကကုသိုလ်အပိညာနော်ကုသိုလ်အပိညာဖြစ်အဲဒီစိတ်၅ပါးဒီဟောအာရထမေဖူခြင်းစိတ်89ပါးတည်းကအာရထမေအာရထဖူနှစ်ပါးပဲကျင်ထားလိုက်တယ်ဖေထားလိုက်တာပေါ့ဗျာ။ပြီးတော့စေတသိက်အာလုံးယုတ်အာလုံးပညာနိဗ္ဗာန်အဲ့တော့ဒီယုတ်တို့နော်စိတ်တို့စေတသိက်တို့ကကာလသုံးပါအတိတ်ပစ္စုပန်နာကရှိတယ် ပိညာနဲ့နိဗ္ဗာန်ကိုတော့ကာလဝိမုတ်ကာလသုံးပါးမှာလွတ်ပါတယ်ကဲအဲ့ဒီအာယုန်တွေကိုတော့ဘာခေါ်လဲအာရထမေဖို့ခြင်းအာယုန်6ပါးနော်သူတို့ကအဲ့ဒီအထိမြင်တယ်ပြီးတော့အောက်တကြောင်းဆင်းလိုက်တော့မာကရိယာညာနာသံယုတ်4ပါးကရိယာဆိုတော့ယဟန္တာဒီမှာမှဖြစ်နိုင်တဲ့စိတ်ပါပြီးတော့ကရိယာအပိညာဂုံကဆရာပြောတယ်ကရိယာအပိညာ2ပါးမနောဒေါရဝိဇ္ဇန2ပါးပေါင်း6ပါးအဲ့ဒါကြတော့စိတ်အားလုံးစေတသိက်အာလုံးယုတ်အာလုံးပညာနိဗ္ဗာန်ဒါကိုအလုံးစုံသောအာယုံ6ပါးကိုမြင်နိုင်တယ်ဆိုတော့စွန့်အားအကြီးဆုံးလို့ပြောရမှာပေါ့ဗျာအဲ့ဒီအထိချာတို့ပေါင်းလိုက်တော့25ရဲ့60 31အဲ့တော့ဒီစိတ်31ပါးသည်ကာမအာယုံနဲ့သူယူတယ်ကိုကကာမစိတ်ဓာတ်တွေလည်းအလုံးပါနေတယ်ကာမအာယုံနဲ့ယူတယ်ဟောမဟကုတ်အာယုံကမဟကုတ်စိတ်တွေပါလာလို့မဟကုတ်အာယုံနဲ့ယူတယ်ပညာအာယုံနဲ့ယူတယ်ဟောဒါကြောင့်နော်အာယုံ3မျိုးကာမမေဟကုပညာအာယုံယူနိုင်တဲ့အတွက်အဲ့တော့အာယုံတစ်ပါးတည်းယူနိုင်အနေကံစိတ်လို့ခေါ်တယ်။အာယုံတစ်ပါးတည်းယူရင်ဧကံစိတ်လို့ခေါ်တယ်။ဒါရောက်ဒီ31ပါးကိုကာမမေဟကုပညာအနေကံစိတ်31ပါးလို့နာမည်ပေးပါတယ်။ပြီးတော့ဆရာတို့ဒီမှာနိဗ္ဗာန်အာယုံယူနိုင်တာကဒီစိတ်5ပါးနဲ့6ပါးပေါင်း7ပါးပေါ့ဗျာ။အဲ့ဒီ7ပါးကိုတော့နိဗ္ဗာန်အနေကံစိတ်7ပါးတဲ့နိဗ္ဗာန်အနေကံဆိုတော့နိဗ္ဗာန်အာယုန်လည်းယူတယ်ကြံအာယုန်လည်းယူတယ်အတွဲနိဗ္ဗာန်အနေကံစိတ်7ပါးလို့ခေါ်တယ်ဗျာအဲ့တော့ဒီမှာနည်းနည်းအာဩစရာကောင်းတာကနော်နိဗ္ဗာန်ကိုမက်ဆေ့ဖို့စိတ်နဲ့တင်မကဘူးမဟာကုသိုလ်ညာနာသံယုတ်စိတ်မဟာကရိယာညာနာသံယုတ်စိတ်တင်နဲ့လည်းနိဗ္ဗာန်မြင်နိုင်တယ်ဆိုတာဒီမှာပြသွားပါတယ်ပြီးတော့မှဆရာတို့အဘိညာတွေးခြင်းဆိုအဲ့ဒီအဘိညာ2ပါးကိုပြောတာနော်ရူပကုသိုလ်အဘိညာရူပကရိယာအဘိညာ2ပါးခြင်းအဲ့တော့ရူပဝါစစိတ်15ပါးအဲ့ဒီစိတ်15ပါးကဇံစိတ်တွေကြီးပါပဲသူတို့ကိုရအောင်ဆရာတို့အာထုနိုင်တဲ့ကမ္မထာ26ပါးရှိပါတယ်ကတိုင်း10ပါးအတုပ10ပါးကာယကတာတတိအာနာပါနတတိဗြဟ္မဝိဟာရ၄ပါးပေါင်း26ပါးသောကမ္မထံကိုအာထုမယ်ဆိုရင်ရှားတော့အဘိအဲ့ဒီရူပဝါစဇံစိတ်ဒီရနိုင်ပါတယ်ဒါ15ပါးပေါ့ဒီ15ပါးကအဲ့ဒီကမ္မထံ26ပါးရဲ့ပညာအာယုံယူတယ်ဗျာစောစောကရှားပြောသွားတယ်ဥက္ခနမိတ်ပฏิဘာကနမိတ်အဲ့ဒီနမိတ်ဒီအာယုံယူတယ်ဒီဇံစိတ်ကြီးอ่ะဒါကြောင့်သူတို့ကဘာအာယုံယူလဲဆိုတော့ပညာအာယုံပဲယူတယ်เนาะပညာအာယုံတစ်မျိုးတည်းပဲအာယုံယူတယ်ဒီတော့အရူပဝါစစိတ်12ပါးအ ਨੇ ကအာကာသနင်္စာယရဏစိတ်3ပါးဆိုတာကဒီအာကာသနင်္စာယရဏကုသိုလ်စိတ်အာကာသနင်္စာယရဏဝိပဿစိတ်အာကာသနင်္စာယရဏကရိယာစိတ်အဲ့ဒီ3ပါးကိုပြောတာပါနော်အာကာသနင်္စာယရဏစိတ်3ပါးဒီဘာအယူတုံးကောင်းကင်ပညာဆိုတဲ့ပညာအယုံယူပါတယ်ဟုတ်ပြီနော်ပြီးတော့ဝေအာကိဉ္စညာယနာ3ပါးအာကိဉ္စညာဆိုတော့ဘာမှမရှိတာအိဗေပြောပါတယ်ဒါကြောင့်သူတို့ဘာအာယူတော့နတ်တိဘောပညာအာယူတယ်ဒါကြောင့်ဒီအရူပဝါစစိတ်6ပါးလေပညာအာယူမဲ့ယူတယ်15နဲ့6ပေါင်းလိုက်တော့27မရဘူးလားအဲ့ဒီ21ပါးဒီပညာဧကံဆိုတော့ပညာအာယူတစ်မျိုးပဲယူတယ်အဲ့ဒါကဘုန်းကဇာမျက်နှာ93မှာဆရာတို့ဖတ်သွားတဲ့နံပါတ်3ပဲနော်နံပါတ်3ကပညာအာယုံကရာယူနိုင်တဲ့စိတ်21ပါးဆိုတာဒီစိတ်21ပါးဖြစ်ပါတယ်ပြီးတော့ကြံတဲ့အရူပဝါစစိတ်6ပါးဝိညာဉ်နင်းစာယနာစိတ်3ပါးဘာအာယုံယူတော့ဝိညာဉ်အာယုံယူတယ်နော်အဲ့ဒီဝိညာဉ်ဆိုတော့ဘာဝိညာဉ်ကိုပြောတာလဲဒီအာကာသနင်းစာယနာကုသိုလ်စိတ်သုံးမုတ်ကိရိယာစိတ်အာယုံယူတယ်ယဟန္တာမဟုတ်ရင်ကုသိုလ်စိတ်အာယုံယူတယ်ကိရိယဟန္တာဆိုရင်ကိရိယာစိတ်အာယုံယူတယ်ဒါကမေကတာအာဓုပဝါစဇံစိတ်ဆိုတော့သူကမဟကုတ်စိတ်တည်းအလားတူပဲနေဝတင်ညာနာတင်ညာယနာစိတ်သုံးပါးဘာအယူတို့ဒီဒီဒီစိတ်ကိုအယူယူတယ်အာကိဉ္စင်ညာယရဏကုသိုလ်သမုတ်ကရိယာစိတ်အဲ့တော့ဒါကမဟကုတ်ဇံစိတ်တည်းဖြစ်လို့မဟကုတ်အာယုံလို့ခေါ်တယ်မဟကုတ်အာယုံတစ်မျိုးပဲယူတဲ့အတွက်မဟဧကံ6လို့ပြီးတယ်ကိုကဇာမျက်နှာ93မှာဖတ်သွားတဲ့နံပါတ်1ပဲနော်မဟကုတ်အာယုံကိုသာယူနိုင်တဲ့စိတ်6ပါးဖြစ်ပါတယ်ကဲဆရာတို့ဒီဓာတ်တော့သိပါတယ်ဗျာလောကုတ္တရာစိတ်10ပါးဆိုတဲ့မဲ့4ပါးဖူ4ပါးသည်ဘာအာယူတော့နိဗ္ဗာန်တစ်မျိုးထဲပဲအာယူတဲ့အတွက်နိဗ္ဗာန်ဧကံစိတ်10ပါးနိဗ္ဗာန်အနေကံစိတ် 17 ပါး เนาะ အားလုံး 19 ပါး ရှိတယ် နိဗ္ဗာန် မြင်နိုင်တဲ့စိတ် ပြီးတော့ စောစောက ရှာတို့ပြောတယ် ပရိသန်နေ စိတ် ဘုံဝင် စိတ် သုတိ စိတ် 19 ပါး စီ အဲ့ဒီ 19 ပါး စီက အတိတ်က ရှာတို့ သေးကာ နီးမှာ ထင်တဲ့ နမိတ် အဲ့ဒီ နမိတ်က ကံ နမိတ် သို့မဟုတ် ကမ္မ နမိတ် သို့မဟုတ် ဂတိ နမိတ် အဲ့ဒီ ထင်တဲ့ နမိတ် ကို အာယုံယူတယ် တဲ့ ဒီ နမိတ် ကြောင့် ရှာတို့ မနေ့ ဖန် ရှာတို့ ပြောမှာ ဖြစ်ပါတယ် เนาะအဲ့ဒါဆိုရင်တော့ဒီဇာပြီးသွားပါပြီကဲရှာတို့နည်းနည်းကလေးတက်လိုက်ဒီအခန်းကလေးပြီးသွားအောင်စာမျက်နှာ 60 Gana wotu, gana patada. Zingwa wotu, zingwa patada. Kaya wotu, kaya patada. Hadia wotu, nalong e atuinshi. Nalong tui naiti do wotu yo. Okay, shanane shimja bame. No, saku wotu godima, saku patada, lupitar. Sozo dunga, saku dwara sura lebe. Sharu saku patada be mabiogula. No, at all. The Sakubadara Yuma Rupa Yung Ascent Tin Nine De Twejao Tugo Sakubara Lukore. No, Missy Tagaba. Eri Ayung Lavido, the Sakubadara Ne La Tayin. No, the Mijesan Chite Ugomali Driava. At all, La Tayin Mindisei Bapula. At all, Mindisei Sidati Chite. At all, the Titan Yama, Titan Yama Chiteno. Every minisei see the day they are. Gonga, I yungule draw sweat we are. Piro, no, every yoke what to go leve, me are it, Rupipo. Ero pe yogo me, malelo me. Diego Sakuba da rama, type it up chito, every Sakuba da rago, and me beat up chitivia. Okay, ya yella. No, dayo di Sakuba da da, sozoga, a sin I don't ten ever do go back orale, Saku duara. แกไอ้นี่มาอสิ้นอายุลาไต่โลมิญติสิทธิ์สีตะไต่ขึ้นတော့ဒီสิทธิ์สีตะไต่ก็ไอ้นี่สักขุปตาระကိုပဲหมี่ပြီးတော့ဖြစ်တဲ့အတွက်ဒီสักขุปตาระကိုสักขุวัตถุလို့ခေါ်တယ်ဗျာเนาะมิญติสิทธิ์สีตะไต่นี่หมี่ได้ยุบบ่ဟုတ်ပြီเนาะแกตาติยินဒီตောฏปตาระလည်းဒီတိုင်းပဲอตันอายุลาถิ่นลุตุကိုตောฏดวาระလို့ခေါ်တယ်ไอ้นี่อตันอายุลาไต่ยินจาติสิทธิ์สีตะไต่เนี่ยဒီมาဖြစ်มาไอ้นี่เนี่ยဖြစ်ပြီးတော့ เอริตောฏปตาระเป็นหมี่มาดาวโยตောฏปตาระดิตောฏวัตถุกานปตาระดิกานวัตถุเสยมาปตาระดิเสยมาวัตถุกายปตาระดิกายวัตถุปี้တော့หัตติยวัตถุเอ้อล่ะจ้ะတော့มโนดวาระเนี่ยไม่ใส่တော့กูติโชก็มโนดวาระมโนวัตถุโหลตั้งลุไล่มาတော့มาเนาะวัตถุ 6 ပါးလို့ပြောတယ်เนี่ยမှာဒီ 5 ပြတ်တော့เนาะအဲ့တော့ဆရာတို့နှလုံးသွေးထဲမှာပြတ်နှပြီးတော့ဖြစ်တယ်ဒီဟတ္တယဝတ္ထုတရားဟတ္တယဝတ္ထုတရားလဲကံရောက်ဖြစ်တာပဲအဲ့တော့ဒီကံကเนาะဆရာတို့ဒီဘဝကိုအသက်ရှင်နေအောင်လို့ရုပ်အစင်သံအစင်မပြတ်ဖြစ်အောင်မပြီးမလုတ်ပြရဘူးလားအေးအဲ့ဒါထုတ်ပြီးတဲ့ထဲမှာဒီပတာရယုတ်၅ပါးရောဟတ္တယဝတ္ထုရောเนาะသူကခဏမစဲပဲအဲ့ဒါတခါတဲ့เนาะဖွာဖွာဖွာဖွာဖြစ်အသက်သက်ဖြစ
သူကခဏလေးပဲတီးတယ်တစ်ချက်ကလေးတီးပြီးတော့ဘာဖြစ်သွားလဲပြက်ပြက်သွားတယ်အဲ့တော့ပြက်သွားတော့အတက်ကဖြစ်ဖြစ်နေတော့ပြန်ပြန်ဖြစ်ပြီးနေတာပေါ့ဗျာဒါကြောင့်ဟာတရားဝတ္ထုကစိတ်မှရှိတယ်နော်ကဲတလို့စင်ဝတ္ထု6ပါးရပြီရပြီနော်အဲ့တော့ဇာမျက်နှာ95မှာကာမ7ပုံမှာဝတ္ထု6ပါးလုံးရှိတယ်ဆိုတော့ဆရာတို့လည်းကာမဘုံသားတွေဆိုတော့ဆရာတို့အမှအလုံးဝတ္ထု6ပါးရှိတယ်နော်ပတာရယုံ9ပါးလည်းရှိတယ်ဟာတရားဝတ္ထုလည်းရှိတယ်ဇာတို့မှာ6ပါးလုံးရှိတယ်ဟောရူပဘုံမှာတဲ့နည်းနည်းဒီအနမနှစ်ကလေးကြည့်ရူပဘုံမှာသက္ခဝတ္ထုသောတဝတ္ထုဟာတရားဝတ္ထု3မျိုးပဲရှိတယ်တဲ့ရူပဗျမာတို့တွင်ကာမဂုဏ်ကိုတတ်မဲ့ခြင်းကင်းတဲ့ဘာဝနာရဲ့အစွမ်းကြောင့်တဲ့ဂာဏဝတ္ထုဇိံဝဝတ္ထုကာယဝတ္ထုမရှိဘူးတဲ့ဖျားဖူးမြင်ဖို့เนาะတရားနာကြဖို့သက္ကဝတ္ထုသောတာဝတ္ထုရှိတယ်တဲ့ဟာတရဝတ္ထုက
မနောဒွာရိကစိတ်တွေหนีบ่ลูอัดเด้กูว่ามโนดวาริกสิทธิ์69บาอาจารย์รู้ပြောตัวล่ะเนาะเอ้ามันอริหัตยะวัตถุไปตัวหนีไปแล้วผิดจ้ะโอเคไอ้อะนี่ก็เนี่ยเนเนทู้ซ้านน่ะบ่เปียเนาะเสียตบจ่าราก็ตะช้าหมูดีเนี่ยนี่มาดี30บုံลงเนี่ยเนาะดีมาชื่อแต่ตะวาอาลุงอ่ะเสียรู้สิทธิ์ก็ผ่านดีไปเลยเปียเนาะตะแกผ่านซินရှင်อิสิทธิ์ก็สิทธิ์ไปสุบิ๊ดเนาะအဲ့တော့ဆရာဆောက်ထုတ်တာပါဒီရေးထားပြီးပါပြီရိုက်ပါမယ်အဲ့ဒါနော်ဒီဘုရားဖန်တီးရှင်ကံတရားဆိုတာအင်မတန်ကောင်းနေဗျာနော်အဲ့တော့ဒီရူပဗျမာတွေဟောတို့စီမာကနော်ဂါဏဝတ္ထုစီမာဝတ္ထုကာယဝတ္ထုမရှိဘူးတဲ့ဘာဖြစ်လို့မရှိတာလဲအဲ့ဒါမေးနော်တို့ဘဝကိုဖြစ်အောင်လုပ်ပြီးတဲ့စိတ်ကဖန်တီးပြီးတော့နော်ဒီလိုဖြစ်တာဗျာစကုပ်ဝတ္ထုတော့ရှိတယ်တဲ့ဘာဖြစ်လို့လဲဖျားပွင့်ရင်တော့ဖျားဖူးကျင်တယ်ဟောတရားလည်းနာကျင်တယ်ဆိုတော့သောတာဝတ္ထုလည်းရှိတယ်ဒီဝတ္ထုနှစ်ခုတော့ရှိတယ်နော်ဟာတရားဝတ္ထုကလည်းစိတ်တွေမြီဖို့လိုတဲ့အတွက်သွားရှိတယ်ဒီဝတ္ထုသုံးပါးမရှိဘူးဂါဏဝတ္ထုမရှိရင်အဲ့ဒါအဓိပ္ပာယ်ကဂါဏဝတ္ထုမရှိရင်အနတ်အာယုံလာမထိနိုင်ဘူးဆိုတော့အနတ်အာယုံမခံစားဘူးပေါ့နော်အဲ့တော့ဇိမ်မာဝတ္ထုမရှိရင်အရသာမခံစားဘူးအဲ့တော့ကာယဝတ္ထုမရှိတော့အထီတွေ့မခံစားဘူးအဲ့တော့တနည်းအဖြစ်ပြောရင်ရူပဗျမာတွေကာမဂုဏ်မခံစားဘူးเนาะကာမဂုဏ်မခံစားဘူးဆိုတဲ့အတွက်ဒီဝတ္ထုသုံးပါးမလိုဘူးမလိုလို့မဖြစ်ဘူးတဲ့ဗျာကဲဘ누구ကသတ်မှတ်ပြီးတာလဲဒီကာမဂုဏ်မခံစားဘူးဆိုတဲ့ကဘ누구ကသတ်မှတ်ပြီးလဲဆိုရင်အဲ့ဒီရူပဝါစရဇံရအောင်အထုဇင်တုံးကเนาะရူပဇံရအောင်အထုဇင်တုံးကကဲဆရာဒီပထဝီကတိုင်းနဲ့နော်နမူနာပေးစင်တုံးကပထဝီလို့ရှုနေတဲ့စိတ်ကကာမဂုဏ်အာယုန်ဤစီထွက်သွင်းပါလို့ရလေပြန်မခေါ်ရဘူးလားအေးအပြင်ထွက်သွင်းရတဲ့အဲ့ဒါကာမဂုဏ်အာယုန်စီထွက်တာပဲနော်ကိုကလက်ဖက်ဆိုင်သွားတယ်ဆိုဟိုကရတာတတိယနေတာကိုဟိုနော်ဒီဗီဒီယိုယုံရောက်သွားတယ်ဆိုတော့လေဒီအဆင်းဒီအတန်ဒီကွာဒါတော့ဆွဲလို့ဒါကာမဂုဏ်အာယုန်ဤစီစိတ်ကပြပြသွားမထွက်ရဘူးမင်းဒီကတိုင်းနမိတ်မှာပဲနေဆိုပြီးတော့ဒီမှာဇာတို့မထိန်ရဘူးလားအေးအဲ့လိုထိန်လို့အောင်မြင်သွားမှစိတ်ကငြိမ်သွားမှဒီမှာဘယ်မှမသွားတော့မှဇံရတယ်လေဗျာနော်ဒါကြောင့်ဇာတို့ပြောတယ်ရူပဇံဆိုတဲ့အဲ့ဒီဇံကဇံချမ်းသာကကာမဂုဏ်ချမ်းသာတဲ့ပါတယ်နော်အဲ့တော့ချမ်းသာကြီးကြီးလိုချင်ရင်ချမ်းသာသေးသေးလေးပါလို့ရတယ်ဆုံးလို့ရတယ်လေငစားနော်ဒီငါသေးသေးငါကြီးကြီးလိုရင်ငါသေးသေးငစားလုပ်ပြီးတော့မြားရတယ်လေဗျနော်အဲ့ဒီအတိုင်းပဲဒါဟောဆရာတို့ကကာမဂုဏ်ခံစားမှုကိုဆုံးလို့မှဇံရနိုင်တယ်ဗျာဒါဟောဒီဇံကုသိုလ်ကံအချိုးပြီးလို့ရူပဗျာမာသွားဖြစ်တဲ့အခါကာမဂုဏ်မခံစားတော့ဘူးဘာဖြစ်စောစောတုန်းကဖယ်ထားပြီးပြီလေကျင်ဖယ်ထားပြီးပြီဆိုတဲ့အတွက်ဟောဟောမှာသွားဖြစ်တဲ့အခါကျတော့ဒီခန္ဓာဝတ္ထုဇိမ်ဝတ္ထုကာယဝတ္ထုမရှိဘူးဟုတ်ပြီနော်တလူစင်ရူပဗျမာတွေအစာစားသလားမစားဘူးလားအဲ့တော့ဘုန်းကပြောတယ်လေဇိမ်ဝါဝတ္ထုမရှိဘူးနော်အဲ့တော့အစာရတာမခံစားဘူးအစာမစားဘူးနော်အစာမစားဘူးဆိုရင်ဘယ်နဲ့အသက်ရှင်နေတာလဲအဲ့တော့တို့ကဇန်ချမ်းသာနေပဲအဲ့ဒါနော်တို့ကအစာစားဖို့မလိုဘူးစားလို့မသိတာလည်းမလိုဘူးတို့ရဲ့ရုပ်ကမစားရုပ်ကြီးပဲဗျာကံကဖြစ်စေတဲ့ရုပ်ဆိုတာအာဟာရစားရုပ်မပါဘူးကံကဖြစ်စေတဲ့ရုပ်ဆိုတာဒီကံမစားရုပ်ကအာဟာရမလိုဘူးမလိုတဲ့အတွက်တို့အသက်ရှင်နေနိုင်တယ်ပေါ့ဗျာနော်အဲ့တော့အမှန်အဖြစ်ကအစာမစားရဘဲနဲ့ကိုအမြင်ဝလင်းနေတယ်ဆိုရင်ပူချမ်းသာမလားပူမချမ်းသာဘူးလားနော်အမှန်အဖြစ်ပူချမ်းသာတာဒါပေမဲ့ဆရာတို့ကတော့နော်မုဟင်ကစွဲနေတဲ့လူတွေဟာရူပဗျမာသွားဖြစ်မုံငါမစားရမသွားကျင်တော့လဖဲကိုကြီးဆွဲတယ်လူလည်းပဲဟာဟိုကြဘဲကိုကြီးမတော်ပါဘူးဆိုမသွားကျင်တော့အဲ့တော့ကာမဂုဏ်မခံစားချက်ခံစားချက်နဲ့ယူရတော့ဗျမာမဖြစ်ချင်ဘူးပေါ့ဗျာပြီးတော့နောက်တစ်ချက်ကနော်ဒီအထီးတွေ့လည်းမခံစားဘူးဆိုတဲ့အခါကျတော့အဲ့တော့မီးစရာရှိပြန်တယ်အဲ့ဒီရူပဗျမာဒီမှာနော်ဒီဖို့မကိစ္စတွေမရှိဘူးလားကဲရှိသလားမရှိဘူးလားမရှိဘူးမရှိတာမှအမျိုးသားအမျိုးသမီးအင်္ဂါလည်းမရှိဘူးတဲ့ဗျာအဲ့တော့စဉ်းစားကြည့်လေဘာမှမစားဘာမှမတော့အပေါ့လေးလို့တော်ဖို့မလိုဘူးဗျာ အပေါ်လေးသွားဘူးမလို့တော့ဆိုတော့အဲ့ဒီယောက်ျားမိန်းမအင်္ကာလည်းမလို့တော့ဘူးအဲ့တော့ကြည့်လိုက်တော့ဗြဟ္မာရိယခန္ဓာကိုယ်အကြီးကြီးဆိုတော့ကယောက်ျားလို့ထင်ရတယ်ဒါပေမဲ့ယောက်ျားလည်းမဟုတ်မိန်းမလည်းမဟုတ်ဖြစ်ကြအာဩဇာပဲနော်နော်ဒါကြောင့်အဲ့ဒီဗြဟ္မာရိကသူတို့ကဇန်ထန်းကနဲ့မှုေ့ကြော်ကြတယ်ကဲနောက်တခါနမသုံးပါဗျာအရူပဘုံမှာဝတ္ထုတစ်ခုမှမရှိဘူးတဲ့ဘာရောက်မှမရှိဘူးနော်အရူပဗျာမာတို့တွင်ယုံ၌တတ်မဲ့ခြင်းကင်းတဲ့ဘာဝနာရဲ့အစွမ်းအဲ့ဒါလေခွန်ကအရူပဇံရအောင်ဘာဝနာရှုစဉ်တုန်းကယုတ်ကိုမပယ်လိုက်ဘူးလားယုတ်ပယ်လိုက်တဲ့အတွက်ဟောအရူပဗျာမာတို့ဖြစ်ယုတ်မရှိဘူးဗျာအဲ့တော့သူတို့စီမှာဖြစ်တဲ့စိတ်စိတ်တိတ်ကယုတ်မရှိဘဲနဲ့ဖြစ်နိုင်တယ်တဲ့ဝတ္ထုမမီဖို့မလိုဘူးပေါ့ဘာဖြစ်လို့ဖြစ်နိုင်လဲအဲ့ဒါဘာဝနာစွမ်းမဲ့တယ်ဗျာဒါကြောင့်နော်ဒီရူပဗျာဘဝအရူပဗျာမာဘဝအပေဘဝစတဲ့ဒီဘဝမျိုးမျိုးဖြစ်အောင်ဘယ်သူကလုပ်ပေးနေလဲစိတ်ပဲစိတ်ကဖန်တီးတဲ့အတိုင်းအောင်အကုန်အသေးစိတ်တော့ဖြစ်တာဗျာကဲဝတ္ထုပြောပြီးတဲ့အခါ तू ကဝိညာဏဓာတ်ခုနှစ်ပါးတယ်ဗျာဝိညာဏဆိုဝိညာဏကစိတ်ပါပဲနော်အဲ့တော့စိတ်89ပါးကိုဓာတ်အနေနဲ့ဖရာကခုနှစ်ပါးခွဲပြတာဟိုနမတိကြည်လိုက်စကုဝိညာဏဓာတ်ဒီစိတ်ခုဝိညာဏတို့မြင်သိစိတ်နှစ်ပါးကိုစကုဝိညာဏဓာတ်လို့ခေါ်လိုက်တယ်။အဲ့တော့မြင်သိစိတ်ကကစောအားရှာပြောတယ်။ဘာဝတ္ထုမိမလဲ။စကုဝတ္ထုမိမယ်။စကုပတာရမှာဖြစ်တယ်ဆိုတော့စကုပတာရကိုပဲမိတယ်။အလားတူပဲသောတာဝိညာဏဓာတ်ဆိုတာသောတာဝိညာဏတွေသောတာဝတ္ထုကိုမိတယ်။ကာဏဝိညာဏဓာတ်ကာဏဝိညာဏတွေကာဏဝတ္ထုမိတယ်။ဇိံဝဝိညာဏဓာတ်ဇိံဝဝိညာဏတွေဇိံဝဝတ္ထုမိတယ်။ကာယဝိညာဏဓာတ်ကာယဝိညာဉ်တွေကာယဝတ္ထုမိတယ်အဲ့ဒီတိရှာတို့စိတ်ဆယ်ပါနော်ဒွေပင်စဝိညာဉ်တစ်ဆယ်ပါသွားပြီအဲ့တော့ဓာတ်အနေနဲ့ဖွဲ့လိုက်တော့ဓာတ်၅ပါးရတာပေါ့ဗျာကဲအဲ့ဒီဒီစိတ်ဆယ်ပါကမျက်စိနာနှာရှာကိုမှဖြစ်တယ်နော်ပြီးတော့မနောဓာတ်၃ပါးလို့ဆရာတို့ပြောတာကပင်စဒွါရဝိဇ္ဇာနဲ့တမရိဆိုင်တွေသူတို့ကဟတ္တယဝတ္ထုမိတယ်ပြီးတော့ကြံတဲ့စိတ်အာလုံးဆိုမနောဝိညာဏဓာတ်လို့ခေါ်လိုက်တယ်။အဲ့တော့ကြံတဲ့စိတ်အာလုံးဘာဖြစ်မလဲ?ဒွေပင်စဝိညာဏ၁၀မနောဓာတ်၃ပါးဒီ၃ပါးဖယ်လိုက်။ကြံတဲ့စိတ်86ပါးပေါ့ဗျာ။အဲ့ဒါကမနောဝိညာဏဓာတ်လို့အမည်ရတယ်။ဟတ္တယဝတ္ထုမိတယ်။ဒါကြောင့်စိတ်၁၀ပါးကပဲဒီမျက်စိနာနာရှာကိုမှဖြစ်တယ်။ကြံတဲ့89ပါးဟာတရားဝတ္ထုမှာမိတယ်။ဒါကြောင့်စိတ်ပံမှာဖြစ်တယ်လို့မေးရင်ဘယ်နဲ့ဖြေမလဲ။တကူလုံးမှာဖြစ်တယ်လို့ဖြေရမှာလေဗျာ။တကူလုံးမှာဖြစ်တယ်လေမျက်စိမှာလည်းဖြစ်တယ်နားမှာလည်းဖြစ်တယ်လေထိတဲ့နေရာတိုင်းမှာဖြစ်တယ်။ကိုယ်မှာထိတဲ့နေရာတိုင်းမှာလည်းဖြစ်တယ်။ဒါပေမဲ့အများစုကတော့ဟာတရားဝတ္ထုမှာเนาะဒါမနောဒွါရမှာဖြစ်တယ်။အဲ့တော့เนาะဆရာတို့ကကွာစိတ်ကဥနှောက်ပါလို့ပြောတဲ့လူတွေဗျာ။เนาะဆရာတို့ကဒိုင်းငနဲ့သင်္နတန်ကြားလိုက်ရင်အဲ့ဒါဆရာတို့ကဘာဖြစ်သွားလဲဟာငါယင်ထိတ်သွားတာပဲလို့ဒီလိုမပြောဘူးလားအေးဘာဖြစ်လို့လဲနော်စိတ်ကဥနှောက်စဉ်ဥနှောက်ထိတ်သွားဖို့ကောင်းတာဥနှောက်မထိတ်ဘဲနဲ့အဲ့ဒါယင်ထိတ်တယ်လို့ခေါ်တာအဲ့တော့ဆရာတို့ကြောက်လန့်သွားတယ်ဆိုတာအဲ့ဒါဒေါသမှုစိတ်ပါဒေါသမှုစိတ်ကဟာတရားဝတ္ထုမိပြီးတော့ဖြစ်တာဒါတော့ဒီမှာနော်ယင်ဖို့သွားတယ်ဆရာတို့ခေါ်တယ်ဟောမျိုးသားကမျိုးသမီးလက်ကင်လိုက်တော့ဘာဖြစ်သွားလဲယင်ဖို့သွားတယ်လို့မပြောဘူးလားဗျာအဲ့ဒါလည်းဘာဖြစ်လို့ဥနှောက်မဖို့တာလဲယင်ဖို့ရဲဆိုတော့ဘာဖြစ်သွားလို့လဲအဲ့ဒါလောဘစိတ်ကြီးလောဘမှုစိတ်ကလည်းဟာတရားဝတ္ထုမိပြီးတော့ဖြစ်တာเนาะဒါကြောင့်စိတ်ကဒီဟာတရားဝတ္ထုမှာအများစုဖြစ်တယ်ဆိုတော့ဒီမှာရှင်းပြတာကဲနောက်ဆုံးကတော့ဆရာတို့အဲ့ဒီဝတ္ထုအလိုက်စိတ်ကြီးကိုခွဲပြတာပေါ့ဗျာဆရာတို့ဒီမှာဒီဇာလေးပဲကြည့်လိုက်ပါเนาะခေါင်းကဆရာတို့စကုဝတ္ထုဆိုတာခေါင်းကစကုပတာရเนาะစကုဝတ္ထုကိုဘယ်သူမိတာလဲစကုဝိညာဉ်တွေးမိပါတယ်သောတာဝတ္ထုသောတာဝိညာဉ်တွေကာဏဝတ္ထုကာဏဝိညာဉ်တွေဇိံဝဝတ္ထုဇိံဝဝိညာဉ်တွေကာယဝတ္ထုကာယဝိညာဉ်တွေဒီစိတ်၁၀ပါးသည်ဒီဝတ္ထု၅ပါးကိုမှီပြီးတော့ဖြစ်ပါတယ်ပြီးတော့ဟတ္တယဝတ္ထုကိုအမြဲမှီပြီးတော့ဖြစ်တဲ့စိတ်33ပါးရှိပါတယ်ဒါလည်းဒီကနေ့ဖတ်လို့ရပါတယ်သောတမှုစိတ်၅ပါးမနောဓာတ်၃ပါးတဏှိနာစိတ်၃ပါးဟာတိတုပ္ပတ္တပါးမဟာဝိပ္ပစိတ်၈ပါးရူပဝါစစိတ်၅ပါးသောတာပတ္တိမက်ဆေ့တပါပေါင်း33ပေါင်းလိုက်တော့43အဲ့ဒီ43ပါးဒီဒါဝတ္ထုယုတ်အမြဲမှီပြီးတော့ဖြစ်တဲ့စိတ်တွေဖြစ်ပါတယ်43
ပြီးတော့ဟာရဝတ္ထုကိုယံခံမှီယံခံမမှီတဲ့စိတ်42ပါးအဲဒီစိတ်42ပါးကအရူပဗျာမာမှာလည်းဖြစ်နိုင်တဲ့စိတ်တွေပါမှာလောဘမှုစိတ်10ပါးမောဟမှုစိတ်9ပါးမနောဒေါရဝိစံစတဲ့စိတ်တွေဟာနော်အရူပဗျာမာမှာလည်းဖြစ်တယ်ဆရာတို့မှာလည်းဖြစ်တယ်အဲ့တော့အရူပဗျာမာမှာသွားဖြစ်ရင်ဆရာပြောတယ်အရူပဗျာမာရုပ်မရှိဘူးဝတ္ထုမရှိဘူးဝတ္ထုမမှီပဲနဲ့သူကဖြစ်တယ်ဆရာတို့မှာဖြစ်တဲ့ခါကျတော့ဝတ္ထုမှီတာပေါ့ဒါကြောင့်ဒီ42ပါးဒီဝတ္ထုကိုယံခံမှီသည်ယံခံမမှီဘူးတဲ့ဝတ္ထုယုတ်ကိုဘယ်တော့မှမမှီဘဲနဲ့ဖြစ်နိုင်တဲ့စိတ်၄ပါးရှိသည်တဲ့အဲ့ဒါဘာစိတ်တွေတော့အရူပဝိပက်၄ပါးဆိုတာအရူပဗျမာတွေပရိတန်ဒီစိတ်ဘဝင်စိတ်သုတိစိတ်ပါအရူပဗျမာမှာပဲဖြစ်တဲ့အတွက်ယုတ်ဘယ်တော့မှမမှီပါဘူးကဲဒီတိုင်းစင်တော့ရှားတော့ပကိမ့်ပိုင်းပြီးတော့ပါပြီဗျာကဲနော်ဝုံမြဝုံသာနဲ့ပဲဘုရားရှိခိုးမြှောက်ပြီးလိုက်ကြရအောင်ဣမယဓမ္မနုဓမ္မပฏิပါတိယဗုဒ္ဓံပုစေမိဣမယဓမ္မနုဓမ္မပฏิပါတိယဓမ္မံပုစေမိဣမယဓမ္မနုဓမ္မပฏิပါတိယသံဃံပုစေမိဣမယဓမ္မနုဓမ္မပฏิပါတိယဤလောကုတ္တရာတရားကိုပါအားလျော်သောจิตဝပฏิပါတိဗုဒ္ဓံမြတ်စွာဘုရားကိုဓမ္မံတရားတော်မြတ်ကိုသံဃံသံဃာတော်မြတ်ကိုပုစေမိကုသောပါဤအရှင်ဘုရားဤသို့ပြုရာမြတ်ပုံညာကိုจิตမြေကောင်မျက်မောတောင်ဥမကကျူသာခြေစူအရှင်မွေမိခင်နှင့်အခင်တို့အာရာညာပါစေအမြဝေဤမသွေနေစဤကာယကိုသောတပိတကိုဆောင်နာလေမလစီယဧဝိမာဣမိတ္တဆွေညာဆရာသမားဘောဘာကသယမယာသဒီဝါယကဣန္ဒပုမာအကသနအတုမ၍အမြပုံညာကုသလကိုရကြပါစေအမြဝေဣသဗ္ဗေသတ္တသတ္တဝါဟုနာနာလောကအနန္တတွင်မပြစင်မာသတ္တဝါကဘုံကိုဝနေဝိညာဏတိတိတိရှိခဏပါမြာစွာလုံးစုံဘုံ37ဖြစ်ဖြစ်သမျှဝေနေယအာအမြအကုသောဧဝေလောဟိသောကုသလမြတ်ပုံညကိုအမြရာကြသည်ဖြစ်စေသောဝတ္တုံတရိမြေပန္ဓုတိလာထုလေသတ္တိအမှုတည်စေသောအလုံးကြာကြသမျှအမြယူတော်မူကြပါကုန်လောသာတုသာတုသာတုအလုံးကြာကြသမျှအမြယူတော်မူကြပါကုန်လောသာတုသာတုသာတုအလုံးကြာကြသမျှအမြယူတော်မူကြပါကုန်လော